dei templi, no? Dengan tarikan kecoa asal Madinah sama riba. ဒီလိုမျိုးနဲ့ပြည်ညုံကြွန်၌ရှင်းပါသိလို့တဲ့ဓမ္မသဘင်၌ဟောတာတော်မူအပ်သောလူဘဝလူတံဘူးများသည့်သနာတော်လူဘဝရမှုလွယ်သလိုလူတံဘူးကိုနားလည်မှုနဲ့လူဘူးလူဘဝလူတံဘူးဟာသိတံဘူးရှိပါတယ်။ လူတံဘိုးရှိတဲ့လူဘဝလေးကိုရရှိထားတဲ့တရားနာသိတဲ့သူတို့ကောင်းအပေါင်းတို့တည်းဟာတံဘိုးရှိတဲ့လူဘဝလေးကိုတံဘိုးရှိရှိနဲ့နေထိုင်တတ်ဖို့အချိန်လေးကိုအကျိုးရှိရှိနဲ့အဆုံးချတတ်ဖို့သိရေးကြီးပါလေ။လူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဆိုတာက လမ်းစုံလမ်းပေါ်မှာလက်တည်နေတဲ့ပုဂ္ဂိုလ်တွေနဲ့သိကြတယ်။ရွေးချယ်တဲ့လမ်းကိုရွေးချယ်နိုင်ခွင့်တွေကလူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေမှာရရှိနေကြတယ်။ကောင်းတဲ့လမ်းကိုရွေးချယ်တဲ့ဆိုရင်လည်းကောင်းတဲ့လမ်းကိုရွေးချယ်ခွင့်ကရှိနေတယ်လို့ပဲ သူတဲ့လမ်းကိုဆက်ချင်တဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲသူတဲ့လမ်းကိုရွေးချယ်ခွင့်ပြုတာကရှိနေကြတယ်။တဏှာကြီးကိုဆက်ချင်တဲ့ပုဂ္ဂိုလ်များလည်းပဲတဏှာကြီးကိုဆက်ချင်တဲ့တဏှာအတိုင်းပဲ 一路越前路嘞，南国越前关，西宁路嘞。当你啊，几股从东端往，东北端往，就前的不过的在那边，越前关就那个西宁那里。你家的不阿古，也是往越前的那东西那边，越前关西宁的路边。你妈的不阿的古，也是在那东西那边越前关个。你一路嘛，是你家的啦，是你家的。一路你家的走的，原来你妈的走的，原来走那个，那走这个，一路呀来路，有人不走嘛，一路没有不。咱说南瓜嘛，也是你的，不过要看你的运气，你抓路的南瓜抓呀路呗。你一路过来个，你家的瓜果。家房里边，你这个是大的。你家的不话，你妈的不话，哥。小男子呢，所以呢，你米都满月这个，就那个天上的星星不啦？好比，把那米缸给你的路，你不话哥。啊，种子抓哦，路上的所以那边，啊，种子难的，你啷个对哥？天上好比飞地的，你咋这样行的？啥子那条鱼缸？丛林里的对，就走啊，路线来的迷路，你那越前关就那个心里的。这个路，你不往那迷路个，就走到啊，啊，走到到啊，路线队伍，路不远，啊，这来的 injury 一个，没人在咱队伍作业，咱的呀，起码，弟弟，小妹抓的，小男那个迷路，你那就咱不干了，就干了。哎，路走咱们走那边，走咱半边，一切半边走嘞。咱从南瓜马家地里家的，不顾一切的安全。一路咱不西你的，不往里路要西他的，心里嘛。如果话路咱不顾，哪里能顾安全？今天一定要顾好比没路，因为他的。不在路，你上天顾起来没输赢？你安的这片吗？对大家领导不完的，六大的五千的老干部在忙，你参与其他吧。现在没事的，民企人参加这个，看大笔的老板，你老干部人参加对哈，你咋了没事不？参加人数那个，年年那大事比了，新业人数那个。娘娘你嘞，都看出来个年年利息比都看出来个娘娘那里，这个都忘报哪里？大洋回的那个来比下比的，那么大洋回的那么，啊别说的阿弟那话对个，天下是你那个来明白的。比阿弟那话路口的啊别对个面对的那么。第二节对个，你比较，六秒加过六天的最简单的对个，六能够打第六秒，能六能够，增加哪里一个项目？那都，你得那六考的六秒加两个，三百三百七百的喏。那就叫，六打的五你呢，不话过也第比较，六打的五你呢的六不话过，全部试试呢。啊，终究多少的，好过不表面，所以无论如何上表现的模糊啦。如果话路上不过最难走，搞不过不表面，所以无论如何上表了，如果话路上不过最难不过老干嘛是啦？是不？今天这样那对的对，你你来呗。今天都要是他的，想给哪里如果话来过。六张博古地地了，张博是四年，东厂最牛的三大家，第三大家股五亩地了，一家里股好比马吃饼喏。哎哟，六不话六张博古地东不古吃的，六不话六张博古地南东不古吃的，听过，不见都是这个嘞，六不话六张博古地是地来就是南昂路。 တရားဓမ္မဒီကိုဟောကြားသွားတဲ့မြတ်စွာဘုရားရှင်ကိုတရားတော်ကမဟောကြားမိမှာတရားဟောတရားနာလို့ခေါ်ဆိုရတဲ့ဥစဉ်တို့တွေဟာဒသေကြံထိတ်မှမို့ပြီးတော့ရေရွတ်တည်နဲ့ရှေခိုးကြော်လိုက်ကြသူဘုဒ္ဓဘောဇာယသေတိတိတံတော်ယောဓမ္မသာယသာသမတယသံတော်ဓမ္မံတိနောဝါဒနာယသာနေဘူးတော်နိဗ္ဗာန်သာယသံလောကသရဏံနမိလောကသရဏောလောကသုံးပါးကိုသာယသူဖြစ်တော်မူသောယောနာဂောဘုဒ္ဓနာဂမိရောယတိယသိံတိယသုသာခြင်းမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးကိုယ်တော်၌ထိုးထင်းပြည့်ညော်မူပြီးဖြစ်၍ဘောရာယသာတစ္ဆိုင်သာသူဘုလူတို့ကိုယ်သူထင်းလင်းတိကြပါစေခြင်းတို့ငါ၎င်းတန်တော်ကိုယ်တော်ကပင်ရင်စေတော်မူပြီးဖြစ်၍ဓမ္မသာယသာတစ္ဆိုင်သာသူဘုလူတို့ကိုယ်သူမြင်လင်းရင်စေကြစေခြင်းငါ၎င်းတန်တော်ကုရောကသင်ဒီလေတာဟုသူခတ်သိမြင်တော်မူပြီးဖြစ်၍သမတယသာသတ္တသာသူဘုဘလူတို့ကိုသူမြင်ကိလေသာကိုငြိမ်းကြပါစေခြင်းငါ၎င်းဒိနောဝသမယနေဝံဂရတံကိုကုတံချုပ်ဆောင်ကုရောရန်ရောက်ပြီးဖြစ်၏သာလျှင်ဒရနာယသာကုရောသတ္တုသတ္တံသူတို့နိကုသာဝံမာရကံတုကုသံသုံးသောရောက်ကြပါစေတင်တုငါ၎င်းနိကုတော်ကိနိသပြိဏိဗ္ဗာန်ဝေသံယုတ်သိကုရောလိုက်ဤနိဒိတော်မူပြီးဖြစ်၍နိဗ္ဗာန်သာယသာကုရောသတ္တုဝိနေလူတို့ဘုကံသိငြိမ်းကြပါစေတင်တုငါ၎င်းသမဏိတိလေးနဲ့သမသက်ကိုဒီတိဒီဘ ్రు နာရှေသာမေတ္တာအဖြစ်ဟောကြားတော်မူခဲ့ပါသည်လောကဒရဏလောကသုံးပါးဤကိုစားရသည်သူဖြစ်တော်မူသောသန္နာကံဘုရားနာဂမိရောယတိယသိဉ္စီယသုသာသူမြတ်စွာဘုရားကိုနမိနမာမိကာယဝစီမနောစီလေယဒုံဒီသေရနာဒုံညာဒွာရပနာမဖြင့်တရားယုတုမံတွင်သူလေယရှိခိုးညောပါဤမြတ်စွာဘုရားမြတ်စွာဘုရားဧဝမေဒုသံဟိကံသမယံဘဂဝါသာဝတိယံဝိဟရတိဇေတမုနိယနာသာပိဏိကတာအာရမေနေပြတိတော်အနန္တာတိဤတံတုတ္တဤတရားဒေသနာတော်ကိုဧဝံဤတို့ဒုသံနာကံမသာတောင်းထားလျက်ပါသည်ရှင်သူမြတ်တို့ဗျာ
ဒီစကားကသံဃာယန္တင်မသိမြတ်တို့ဆိုအရှင်အနန္တမသိမြတ်ကလည်းရှောက်ထားမိတဲ့စကားပဲဖြစ်တယ်
။ဧကံသမေယံဓမ္မတော်ခါ၌ဘဂဝါဘုဒ္ဓသံဃုံတကုကုန်ဤပြည့်စုံတော်မူသောမြတ်စွာဘုရားသည်။သာဝတိယံသာဝတိကြီး၌အနာထာပိဋိကတာအနာရိမတိကြီးကြီးဆောက်လုံလူတန်းအပ်သောအာရမေနှလုံးမွေလျော်ရာဖြစ်သောဇေတဝနိသီတဝံတောင်းတော်၌ဝိဟရတိတရင်တုံသနိရောမူတဲ့ဖြစ်ပေ၏
ဒီဒေသနာတော်ဖြစ်ပေါ်တဲ့အရာကိုပြောနေဆိုရင်သာဝတိကြီးအနာရမေတေကြီးဆောက်လို့လူတန်းတဲ့နှလုံးမွေလျော်ရာဖြစ်တဲ့ဇေတဝံတောင်းတိုင်တော်ကြီးမှာမြတ်စွာဘုရားရှင်တရင်တုံသနိရောမူတဲ့ခန္တီဖြစ်နေ
ဒီအေမုန်မီသူတံကနေပြီးတော့ဆက်လိုက်တယ်ဒီစကားတော်လေးမှာ
နေပဲနေမဲ့မှုတွေရှိတယ်ဘယ်လိုတောင်ကြီးကရောက်ဘူးတွေကလည်းရှိနေကြတယ်ဧဝံနေသူတံလို့ဒီစကားကိုရှောင်ထားတဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ရင်ညာသာအရှင်သူမြတ်ကြီးဖြစ်တယ်အရှင်အာနန္ဒာမထေရမြတ်ပဲဖြစ်ပါတယ်ဧဝံနေသူတံတဲ့ဘုရားတပည့်တော်အရှင်အာနန္ဒာဟာဒီစကားကိုမြတ်စွာဘုရားရှင်တော်ထံကနေတောင်းခွင့်နာခွင့်ရခဲ့ပါတယ်ဒီလိုပြောတာဒါမိမိရဲ့တရားမဟုတ်ပါဘူးမိမိကိုယ်တိုင်တရားမကူဘဲနဲ့သိခဲ့တဲ့တရားမဟုတ်ဘူးမြတ်စွာဘုရားရှင်ကတသိဉာဏ်နဲ့ပြီးဟောကြားတဲ့အတွက်ကြောင့်သိခဲ့ရတဲ့တရားတော်ဖြစ်တယ်ပြောနေတဲ့စကားပါပဲတတိယတော်မှာဆရာရှိပါတယ်တတိယတော်ရဲ့ဆရာဟာမြတ်စွာဘုရားရှင်ဖြစ်ပါတယ်လို့ဒီလိုပြောနေတာပါရှင်အနန္ဒာမသိမြတ်အနေနဲ့မြတ်စွာဘုရားရှင်ရဲ့အလုပ်ကျွေးခြင်းနဲ့ပြုစုလုပ်ကျွေးရတော်မူဆိုတဲ့အခါမှာဒီလိုပြုစုလုပ်ကျွေးခြင်းကိုမတိုင်ခင်လေးမှာပေစု၄ပါးယူစု၄ပါးကိုတောင်းခဲ့ပါတယ်အဲ့ဒီထဲမှာအဓိကပြောနေတာကတော့ယူစု၄ပါးတဲ့ကစပါးကိုပေါ့ဗာလေးဆိုရင်အရက်တန်းနဲ့ဟောခဲ့တဲ့တရားတော်တွေကိုမြတ်စွာဘုရားရှင်အနေနဲ့တပြည့်တော်ကိုပြန်လည်ဟောကြားပေးပါယူစုကိုအရှင်အနန္ဒာမထေရကလည်းမြတ်စွာဘုရားရှင်ရဲ့အလိုကျွေးအဖြစ်နဲ့မပြုခင်လေးမှာကြိုတင်ပြီးတော့တောင်းခဲ့တဲ့သူလည်းဖြစ်တယ်ဒီနေ့ဦးသေးတို့သာသနာတော်ကြီးသုံးနေတော့ပါပြီတည့်ရနေတယ်ဆိုတာကဒီစုနဲ့ဆက်ဆံနေတယ်ဒီစုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားရှင်55ပါးသံလွန်ဟောကြားတော်မူခဲ့တဲ့တရားတော်တွေကိုဟောကြားခဲ့တဲ့အတိုင်းကိုရှင်လန္ဒာရဲ့ယူခဲ့တဲ့စုကိုပြန်ပြီးတော့အပြင်အမြဲတမ်းဆက်လက်ဟောကြားပေးခဲ့တဲ့အတွက်ကြောင့်ပရမသံဃာယနာတည်တဲ့အချိန်မှာရှင်လန္ဒာမထေရကနေပြီးတော့သံဃာယနာတည်မထေရလက်တွေကိုစောင့်ထားနေတဲ့ပုဂံဖြစ်ပါတယ်တော်ပြီတော့ဧကံတမယံဆိုတဲ့စကားလေးကိုကြည့်လိုက်တယ်ဆိုရင်အခါတည်းမှာလို့ဒီလိုပြောတယ်တစ်ချိန်ကဝိသေသူသတ်ပင်ညုမြတ်စွာဘုရားရှင်လို့ဆိုတာကဖွင့်ထွန်းတော်မူခဲ့ပါတယ်လောကကြီးမှာနေမင်းမဖွင့်ထွန်းတဲ့လူဆိုရင်လောကကြီးဟာမိုက်မောင်နေမိုက်မောင်ဖြစ်နေမှာဖြစ်လို့ပဲလာမင်းမဖွင့်ထွန်းတဲ့လူဆိုလို့ရှိရင်လောကကြီးဟာမောင်နေမှာဖြစ်တယ်ဝိသေသူအခါတည်းမှာမြတ်စွာဘုရားရှင်ကပွင့်ဆုံးခဲ့တယ်။ပွင့်ဆုံးပြီးတော့တရားဓမ္မတွေကိုဟောကြားခဲ့ပါတယ်။သတ္တဝါအနန္ဒအသိဉာဏ်နဲ့ကြည်ပြီးတော့ချက်တန်းရအောင်တရားတော်တွေကိုဟောကြားပေးခဲ့တဲ့မြတ်စွာဘုရားရှင်တစ်ချိန်လုံးကသင်္ဆာပွင့်ဆုံးခဲ့တယ်ဆိုတော့ကိုယ်လည်းဒီစကားကပြောနေကြလို့ထိုကဲ့သို့အလုံးစုံသိတော်မူတဲ့သူ့ပဲပြန်တဲ့ကျင်းတော်မူတဲ့မြတ်စွာဘုရားရှင်ဒီလေးပဲခုချိန်မှာမရှိတော့ဘူး။ရသာပြန်ရှင်လေပေးခြင်းတဘောရှိတဲ့တတဘာလူရဲ့တဘာဝအတိုင်းပဲဒီဆုံးခြင်းဆိုတဲ့ပြည်ညံဆန်ခြင်းကိုခုတော့ပြုခဲ့ပြီပြုခဲ့တဲ့နှစ်ပေါင်းနဲ့2500ဆိုဖြစ်ပြီဖြစ်တဲ့အတွက်တတဘာလေးအားလုံးဟာသူစင်းတို့နဲ့ကတရားနာသိသက်ပြီးဟာဒီလမ်းကိုလိုက်ရမယ်တံခေကဉာဏ်ကိုဉာဏ်မှာဖြစ်စီလို့တဲ့သံသက်ဥစဉ်မှာရှိပါတယ်နော်နောက်တစ်ခုတဘုတ်ချီယံဆိုတဲ့စကားဟာလည်းတံခေကယူဖို့အိမ်ကောင်းပါလေ။ဘုရားတို့တဘုတ်ချီကြီးဆိုတာကလူတရားမှကြီးကျယ်နေတဲ့ခန္ဓာနေတဲ့ကြီးကြီးပဲဖြစ်တယ်။ဒီတဘုတ်ချီကြီးမှာအရိယာသူတော်ကောင်းတွေဟာမြောက်များစွာနေထိုင်ခဲ့ကြတယ်။တစ်ချိန်ကတဘုတ်ချီကြီးဖြစ်နေ။ခြေလင်းပြီးတော့နေခဲ့တယ်။ဒီတဘုတ်ချီကြီးဆိုတဲ့အမှတ်တရအနေနဲ့ခုတော်ရင်တော့ကုန်းကြီးကဘုံလေးတစ်ခုပဲတန်ရစ်ခဲ့ပါလေ။ခုတော့ပြောင်းပြင်းမလားပြုတ်ွယ်ခဲ့ပြီပေါ့။တခါဝေဒဝဏီဆိုတဲ့စကားရလေးကိုကြည့်မယ်ဆိုရင်လည်းပဲဝေဒဝေါကျောင်းတိုင်တော်ကြီးဟာမြတ်စွာဘုရားရှင်ဝါတော်လေးနဲ့ပြောမယ်ဆိုရင်အများဆုံးနေထိုင်တည်ငုံခဲ့တဲ့နေရာတည်းဖြစ်ပါလေ။ဒီလိုမျိုးကြောင့်တဲ့ကြောင့်ကြီးလေးတဲ့သာဝတိနောက်ကိုပဲနိုင်ခဲ့ပြီပေါ့ခုတော့ဒီလိုမျိုးကြောင့်တဲ့ကြောင့်ကြီးလေးထင်ရှားမရှိတော့ဘူး ကုန်းကြီးလေးတစ်ခုဖြစ်နေတယ်အမှတ်အသားဖြစ်နေတယ်ကျန်ရစ်တော်တယ်တခါအနာသဗ္ဗိကတ္တအာရမေအနာတဘိသတိတိသလုလူတန်းတဲ့ဇလုံးမွေလျော်ရာဖြစ်တဲ့တောင်းတော်ကြီးဘုရားတို့ဒီဗေဒမောတောင်းတဲ့တော်ကြီးကိုလူတန်းဖြစ်တဲ့ပုဂ္ဂိုလ်ကိုပြောမယ်ဆိုရင်အနာတဘိကောင်းတခါကြီးပဲဖြစ်တယ်ဒီဗေဒမောတောင်းတဲ့တော်ကြီးဖြစ်ပေါ်လာဖို့အတွက်ဥယျာဉ်ကြီးကိုရွှေတင်းကားကြီးတင်ဆင်းပြီးတော့ဝယ်ယူခဲ့ရတာလားဒီဇေတဝန်တောင်းတဲ့တော်ကြီးရဲ့ဥယျာဉ်ကြီးကိုဝယ်ယူခဲ့ရတဲ့တံခိုးကိုကြည့်လိုက်တော့သက်ရှိကလေးရှိတယ်ကျောင်းထောက်တဲ့အခါမှာကျောင်းပြီးကျောင်းတံခိုးဟာလည်းသက်ရှိကလေးရှိတယ်ကျောင်းရေထဲထားတဲ့အခါမှာလူဒါနပေးလိုက်တာကလည်းသက်ရှိကလေးရှိတော့အားလုံးကောင်းနေတော့ဒါပဲနဲ့ဒီကလေးကုန်တတ်ခံပြီးတော့ကြီးတောက်ခဲ့တဲ့ဒီဇေတဝန်တောင်းတဲ့တော်ကြီးကိုလူတန်းကြီးတွေပုံကူကြည့်မယ်ဆိုရင်အနာတဘိသုံးတကာကြည့်မယ်ဒီနာတဘိသုံးတကာကြည့်ဟာမြတ်စွာဘုရားရှိတော်မူရာဇေတဝန်သုံးတဲ့တော်ကြီးကိုဒီနေ့မှာသုံးကျင်းတိုင်တိုင်ကိုမပြတ်မလတ်ကိုမြတ်စွာဘုရားရှင်ကိုပူဖို့တရားတော်တွေကိုနာယူဖို့သံဃာတော်တွေကိုသိကပ်ဖို့ဆိုတဲ့ရွယ်တဲ့နဲ့သာရကုသိုလ်ကိုပြုခဲ့တဲ့ပုဂ္ဂိုလ်ကြီးပါဘုရားတို့ဒီဇေတဝန်ကျောင်းတဲ့တော်ကြီးကိုအမိပြုပြီးတော့မြတ်စွာဘုရားရှင်ဟာဒီဇေတဝန်ကျောင်းတဲ့တော်ကြီးမှာနှစ်နှစ်ကားမှာတိုင်းတိုင်းအောင်လုံးပြင်းသုံးခဲ့တဲ့နေရာဖြစ်တယ်တရားပွဲကြီးတွေကိုလည်းညောင်ညောင်သာစွာသင်္ဘဟောကြားတော်မူခဲ့တဲ့ကျောင်းတဲ့တော်ကြီးလည်းဖြစ်တယ်တခါဒီကျောင်းတဲ့တော်ကြီးမှာနိဗ္ဗာန်ရောက်ချင်နိဗ္ဗာန်ရောက်ချင်တရားကောင်းတွေကိုခေါ်ကြပြီးတော်မူခဲ့တဲ့အတွက်ဒီတောင်းတိုင်တော်ကြီးဟာနိဗ္ဗာန်စိတ်ကမ်းကြီးနဲ့မတူဘူးလားတူတယ်နိဗ္ဗာန်ကိုရောက်ရှိအောင်ဖို့တောင်းပေးတဲ့စိတ်ကမ်းကြီးတစ်ပွဲလဲဖြစ်ခဲ့ပါတယ်ဒီနာတဘိတစ်သေးကြီးလည်းမရှိတော့ဘူးအားလုံးနိစ္စသဘောနဲ့အားလုံးကိုယ့်ရဲ့သဘာဝအတိုင်းနဲ့ကွယ်လွန်ခဲ့ကြပြီဒီနေ့တရားနာတိတ္တနဲ့တကားတရားဟောနေတဲ့ပုဂ္ဂိုလ်လေးတွေမြတ်စွာဘုရားရှင်တို့သွားတယ်လမ်းအနာတဘိတစ်သေးကြီးတို့သွားတယ်လမ်းသားတွေစစ်စစ်သူတော်ကောင်းတွေသွားတယ်လမ်းကိုအားလုံးပဲတစ်နေ့တိုင်းသွားမှာမဟုတ်ဘူးလားဟုတ်တယ်မိမိတို့အနေနဲ့အခုလိုအသက်ရှင်နေတိုင်းနေကြတယ်ဆိုတာကမိမိတို့အနေနဲ့အခုလိုဘဝမှာအလွတ်တွေမြောက်များစွာလုပ်ကိုင်နေကြတယ်ဆိုတာကဝိဉာဉ်နဲ့သိခြင်းဆိုတဲ့ကာလအခြားလေးမှာပဲမိမိတို့ဒုက္ခရကြတာပါအဲ့ဒီလိုလုံးခွင့်ရတဲ့အချိန်လေးမှာမိမိတို့အနေနဲ့လူဘဝလူတန်ဘုဂ်ကိုအများကြီးသူပဲအချိန်ကိုကုန်လင်ခွင့်ပေးကြမလားဒါကစဉ်းစားဖို့လိုတယ်ဒီလိုကောင်းတဲ့သူပဲဖြစ်ဖြစ်ဆိုးတဲ့သူပဲဖြစ်ဖြစ်ထူးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်မေတ္တာနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အားလုံးကတော့ဒီပြင်းဆိုတဲ့တရားကိုအားလုံးမြင်ဆိုင်ကြရမှာဖြစ်တယ်ဦးဇင်းတို့အားလုံးမလဲမသွေသွားရမယ်ဒီပြင်းဆိုတဲ့လမ်းကိုဒီပြင်းဆိုတဲ့တရားကိုမြင်ဆိုင်ရရင်ကလေးမှာလူဘဝလူတန်ဘိုးကိုအကျိုးရှိရှိနဲ့အဆုံးသတ်တတ်ဖို့ပြောပါတယ်နော်အကြောင့်မို့ဒီအေဝံမေတ္တံဆိုတဲ့စကားရပ်ကနေပြီးတော့မိမိတို့အနေနဲ့တံခါးကဉာဏ်ကလေးဒီဇူတန်ကိုသိရေးကြည့်ရင်သိဟုတ်ပြီးဉာဏ်ကြီးဆိုကြသို့ဤကံတဏယံတဘာဒုက္ခ၌ဘဂဝါဘုံတော်တသုနုကုကုံနိစီလုံတော်မူသောမြတ်စွာဘုရားသည်သာဝတိယံသာဝတိတိ၌အာနန္ဒာမေတ္တိကတာအနာတဘိတိတိသောတုလူနာအတ္တောအာရမေနှလုံးမေရောယာဖြစ်သောဒီတဝနေဒီတဝန်တောင်းတော်၌ဝိဟရတိတရေတုံတဏိတော်မူသည်ဖြစ်၏။နာတိတိတိကြီးသာလူတန်းနှင့်နှလုံးမူလျော်ရာဖြစ်တဲ့ဒီတဝန်တောင်း၌တော်ကြီးမှာမြတ်စွာဘုရားရှင်ပြတင်းတုံတဏိတော်မူတဲ့အခါနန္ဒာဘုရားရှင်တရင်တုံးဒီတော်မူတဲ့ဒီလိုအောင်တောင်းတဲ့တော်ကြီးကိုမိမိရဲ့ကိုယ်ရောင်ကိုယ်ပါနဲ့ဆုံးနေသောပါဒီကြီးတော် ဝိသေသူပြိတိနေခဲ့တဲ့အချိန်လေးကနေစပြီးတော့လူဘဝအကြောင်းကိုသတ်တယ်တဲ့အချိန်ကနေပြီးတော့သိဆုံးတဲ့အချိန်ကြီးပေါ့တန်ဖိုးရှိရှိနဲ့အသုံးသတ်တဲ့ကိုလူဘဝလူတန်ဖိုးကိုဟောမှာဖြစ်ပါလေ။ဒီတော့ဒီနေ့တဏှာကသတ္တဝါကိုဖြစ်စေတယ်ဆိုတဲ့အပိုင်းမှာဘယ်လိုပုံစံနဲ့ဒီတဏှာကသတ္တဝါတွေကိုဖြစ်စေတယ်လဲလို့အကြောင်းမင်းဆိုရင်ပေါ့ဝိသေသူအားလုံးဝိသေသူတကွာတရားနာသိတဲ့ဒီအားလုံးဒီဘဝဒီဘဝရရှိလာကြတယ်ဆိုတာကမိဘတွေမှာပြိတ္တိနေခြင်းနဲ့ခင်းခြင်းတယ်လို့ပြောလို့ရပါမလားအားလုံးဟာမိခင်ရဲ့ဝန်ထဲမှာပြိတ္တိနေခြင်းဆိုတဲ့အစကနဦးပြုခြင်းကိုစတင်ပြုခဲ့ပြီးတဲ့နောက်မှာရှင်းလာလဲကိုလာလဲစပြီးအားဖြင့်မိခင်ရဲ့ဝန်ထဲမှာလွယ်ပြီးတဲ့နောက်မှာဘဝဆိုတာကိုရရှိလာကြတာမဟုတ်ဘူးလားဟုတ်ပြီအဲ့ဒီပြိတ္တိစပြီးတော့မိခင်ဝန်ထဲမှာစတည်တဲ့အချိန်မှာပြိတ္တိနာယုတ်ဆိုတာစပြီးတော့ဖြစ်သွားတယ်ယုတ်တရားပိုင်းကရှိနေဆိုရင်တော့ကာယဇတကကလလို့ခေါ်တဲ့ကာယအကျဉ်းတဘာဝဇတကကလလို့ခေါ်တဲ့အမျိုးသမီးจิตကြောင့်ယုတ်အမျိုးသားจิตကြောင့်ယုတ်ဟန္တရဝတ္ထုယုတ်လို့ခေါ်တဲ့ဟန္တရယုတ်ကလည်းအဲ့ဒီအချိန်မှာစတင်ပြီးတော့ဖြစ်ပေါ်လာကြတယ်။ဒါဆိုရင်ယုတ်အနေနဲ့ပြောရင်ဘယ်နှမျိုးစတင်ဖြစ်တယ်လို့ပြောမလဲ။ဉာဏ်အသေးသားနှမ့်လိုက်တာ။မိမိတို့ဘဝဘယ်လိုပုံစံနဲ့စလာကလေးဆိုတာကိုသိဖို့ဆိုတာကမြတ်စွာဘုရားရှင်ဖွင့်ဆုံးတော်မူခဲ့ဘူးဆိုရင်သိနိုင်ပါမလား။ဒါဆိုရင်ပြန်ပြောမယ်။မိမိတို့ဘဝတစ်ခုကိုသတ်တင်ခဲ့တဲ့အချိန်မှာဘယ်ရုပ်သုံးခုဖြစ်တယ်လို့ပြောရင်ကာယသတ္တကကလလို့ခေါ်တဲ့ကာယအကြည်ဓာတ်ဘာကြည်ဓာတ်လဲဟုတ်ပြီအမျိုးသမီးတစ်ကြောင်ယုတ်အမျိုးသားတစ်ကြောင်ယုတ်လို့ခေါ်တဲ့ဘာဘာယုတ်ဘာယုတ်လဲဟုတ်ပြီနောက်တစ်ခုဟတ္တယယုတ်လို့ခေါ်တဲ့ဟတ္တယဝုဒ္ဓလို့ခေါ်တဲ့ဟတ္တယယုတ်အဲ့ဒီအချိန်မှာစတင်ပြီးဖြစ်ပေါ်လာတယ်ဒါဆိုရင်ဘယ်နှမျိုးဖြစ်တယ်လဲဟုတ်ပြီပြိတ္တိနန္တရားပိုင်းတဲ့ကတော့34လုံး33လုံးသတိအားဖြင့်ကွဲပြားပြီးတော့ရရှိလာကြပါတယ်အတိတ်ကကံရဲ့သူတွေကွဲပြားမှုကြောင့်ယုတ်တရားတွေကတော့ပြိတ္တိသတိတဲ့အချိန်မှာလူသားဘဝကိုလူသားတွေကိုကွက်ပြီးပြောရင်လူတရားကတော့30ဖြစ်တယ်ယုတ်မျိုးသား30ယုတ်က3မျိုးဖြစ်တယ်လက်တရားပိုင်းတဲ့ဖြစ်ရင်တော့မတူကြဘူးတို့တွေကကွဲကဲ4လုံးနဲ့ဘဝရရှိလာတယ်အကျိုးပုဂ္ဂိုလ်တွေက33လုံးနဲ့ရရှိလာတယ်။စသည်အားဖြင့်ကွဲပြားနေကြတယ်။ဒီစကားလေးနဲ့ဒီနေရာလေးမှာသတ်သားမသားထားလိုက်နော်။အဖြစ်လို့လေရှေ့ဟောမယ့်တရားမှာဒီဟာကပြန်ပြီးတော့ပြောမှာဖြစ်တယ်။အဲဒီကစရင်သက်ဝင်မှုဆိုတဲ့အရာကိုဖြစ်နေလို့တဲ့အတွက်ဒီနေရာလေးမှာယုတ်ဘဏ္ဍမျိုးဖြစ်တယ်၊ဉာဏ်တရားတွေဘဏ္ဍမျိုးဖြစ်တယ်ဆိုတာကိုသတ်တင်ပြီးတော့ဒီနေ့တို့အနေနဲ့ခေါင်းထဲမှာမှတ်သားထားလိုက်တာဟုတ်ပြီလား။ဟုတ်ပြီအဲ့ဒီလိုပြိတ္တိနဲ့ယုတ်သဖြင့်ပြီးတဲ့နောက်မှာဘုရင်သံဃာရှင်သောက်ရှင်သတိအားဖြင့်သတိဖြစ်တယ်အဲ့လိုဖြစ်ပြီးတဲ့နောက်မှာဘဝကိုဝေဒာသက်မဲ့နေတဲ့ဘဝနိဂန္တိသနာကသတိပြီးဖြစ်တော့တာပါပဲဒါဆိုလို့ရှိရင်ဘဝတစ်ခုကိုဘာနဲ့အသပြုခဲ့ကလေးလို့ပြောမယ်ဆိုရင်ဘဝကိုဝေဒာသက်မဲ့တဲ့သနာနိဂံတိတရားနဲ့စခဲ့တယ်လို့ဒီလိုပြောရမှာဖြစ်တယ်။ဒါဆိုရင်မိမိတို့အားလုံးဟာဘာနဲ့စခဲ့ကြမလဲ။ဟုတ်ပြီ။သနာနဲ့စခဲ့ကြတဲ့အတွက်ကြောင့်သနာရဲ့စိတ်ငြိမ်မှု၊သနာရဲ့ဆွေးဆောင်မှု၊သနာရဲ့အလုံးနိုင်ငံကိုအားလုံးဟာအစင်းနဲ့စိုက်လိုက်ပါနေကြရတာပဲဖြစ်ပါတယ်နော်။ဟုတ်ပြီ။ဒီအခုမိတို့မိမိတို့မှာရူပါယုံအစင်းတွေကိုမြင်နိုင်တဲ့သတ္တုအကြည့်ဆိုတာမရှိနေကြဘူးလားအတန်ကိုအခုတရားလာတဲ့အခါမှာအတန်ကိုကြားကြတယ်ဆိုတာကသောကအကြည့်ရှိနေလို့မဟုတ်ဘူးလားဟုတ်ပြီမိမိတို့အနေနဲ့အနတ်ကောင်းကြီးအနတ်မကောင်းကြီးသတိအားဖြင့်အနတ်လေးကိုဖယ်ရပြီးသိတယ်ဆိုတာလေးတဲ့ဘုရင်တို့ဂါနအကြည့်လို့ခေါ်တဲ့နှကောင်းအကြည့်ရှိလို့မဟုတ်ဘူးလားဟုတ်ပြီအဲ့ဒီအကြည့်ရတွေကရောဘယ်လိုမျိုးသတ်သိပြီးဖြစ်ပေါ်လာသလဲ ဒါလေးရေသာပြခြင်းဝင်တော့မူပါမှာကခဏနာခွေးသာပြီးဟောတာတဲ့အတွက်ကြောင့်ဉာဏ်အသေးနဲ့သိဖို့မလိုဘူးလားတဏှာရဲ့စေငေမှုကိုခံရရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်တဏှာကလွတ်မြောက်နိုင်အောင်ကြိုးစားခြင်းနဲ့ကြိုးစားဖို့လည်းမိမိတို့မှာသတ္တတဲ့ဖြစ်ပေါ်လာဖို့သူကဒီအတိတ်တို့ခေါ်တဲ့တစ်ခုအတိနာအတိနှကောင်းအတိရှာအတိကိုယ်အတိစသည်အတိအဲ့ဒီဘယ်လိုဖြစ်လာတယ်ဆိုတာကိုသိကြပါမှာ ပုဂ္ဂိုလ်ရင်ဖြစ်နေကြတယ်။ဒါကိုမိမိတို့ခွင့်ကြပြီးနားလည်နိုင်ကြမှာဖြစ်နေတာ။အဲဒီလိုဘဝကိုဘဝကိုသင်္ခါရတက်တဲ့နေ့ဘဝနိဂန္ဒီတဏ္ဍာနဲ့တတ်ပြီးတဲ့နောက်မှာပြိတ္တိတည်ပြီးတော့ခန္ဓာနဲ့ခန္ဓာရဲ့အတွင်းမှာဘုရင်တို့မျက်စီအကြီးနားအကြီးနှာခေါင်းအကြီးရှားအကြီးတတ်တဲ့အကြီးရုပ်
၄ခုက
ပြိတ္တိတည်ပြီးတော့ခန္ဓာနဲ့ခန္ဓာရဲ့အတွင်းမှာအမြင့်မြင့်တို့ဖြစ်ပေါ်လာတာဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့အခုငြိတွေ့ခွင့်ရနေတဲ့ဒီခွင့်လန်းကြီးဟာတစ်ခုအကြီးကိုမြည်ပြီးဖြစ်ပေါ်ခဲ့တယ်ဖြစ်ပေါ်နေကြတယ်အတန်ကိုကြားခြင်းဆိုတာလည်းပဲသောတာအကြီးကိုမြည်ပြီးတော့ဖြစ်ပေါ်နေကြတယ်အနတ်တွေကိုရှုဆိုင်ခွင့်ရပြီလားဟာလည်းပဲကောင်းကြီးမကောင်းကြီးလို့ခွဲခြမ်းပြီးသိနေတာဟာလည်းပဲနှကောင်းအကြီးကိုရရှိလို့ရရှိခဲ့ကြလို့ဖြစ်သွားတယ်မိမိတို့အရသာကောင်းကြီးအရသာမကောင်းကြီးကောင်းတဲ့အရသာကိုသားလူနဲ့ဆန္ဒတဲ့မကောင်းတဲ့အရသာကိုမကံလို့လေသန္တတ္တိဟာလည်းပဲရှားအကြီးကိုကျောင်းပြုပြီးတော့ပြည်ပြည်လုံးမှာဖြစ်ပေါ်လာကြတာဖြစ်ပါလေအတွေ့အထိကောင်းကောင်းတွေကိုအားလုံးမခံစားကြဘူးလားဟုတ်ပြီဒီခံစားခြင်းနဲ့ခံစားချက်ဟာလည်းပဲကာယအကြီးကိုပြီးပြီးတော့ဖြစ်ပေါ်လာတာပဲဖြစ်တယ်ပြန်တော့ဆိုလို့ရှိရင်ဒီအကြီးရောက်ကလေးတွေရဲ့သဘာဝသူတို့ရဲ့လက္ခဏာရသပြစ္ဆုပဒံပရသံလို့ခေါ်တဲ့အခြေကသူတို့ရဲ့သဘာဝလေးကိုမိမိတို့ကိုယ်ကိုယ်ကြမ်းကြမ်းနဲ့ထားလေလို့ပါပဲ။သက္ကုအကြည့်ကမရှိလို့ရလာကြတယ်။ဒါလေးကိုမတွေ့ခင်ပါ။ဒီနေ့ဦးဇင်းတို့ဉာဏ်နာပြည့်စုံသူတော်ကောင်းအပေါင်းတွေဟာဒါနမှုဆိုတဲ့ကုသိုလ်ကောင်းမှုကိုပြုကြပြီ။ဥမာဆိုကြသူရသော်ပြာရှင်းလူတော်ခင်းလူတော်သူကိုတော်ပြီတော့မွေးတိုင်းစီမီသန်းနန္ဒာသရေလူသာနာဝိတုသုတုကိုပြုလိုက်ပြီးတဲ့နောက်မှာဘဝကိုသင်္တာနေတဲ့အတွက်ကြောင့်ဘုံဘဝကောင်းသောဒီကိုလိုချင်တဲ့အတွက်ကြောင့်သူတောင်းမှုတွေမပြုတတ်ဘူးလားဆိုကြသို့လက်ဒီနှလုံးကမှာနတ်ဘဝနဲ့ဘဝတည်းရရှိခြင်းနဲ့ပုဂ္ဂိုလ်တွေကဤကုသိုလ်ကောင်းမှုကိုပြုခြင်းပြုလိုက်ရခြင်းသည်ဟူသောအကြောင်းကြောင့်ဘဝဝကိုရရှိရပါလို့ဤလို့ဒီလိုသုတောင်းမှုတွေမပြုကြဘူးလားဟုတ်ပြီဒီလိုဘဝကိုလူတွေနေသူတာကဘဝမှာရှိတဲ့အခင်းတွေကအလုံးစရာကောင်းတယ်လို့ထားပူကြဘူးလားဓမ္မကတိကတွေကအာဘောအာယိတဏ္ဍနဲ့ဟောကြတဲ့အခါကျတော့လက်ပြည်နှလုံးကမှာလက်သားဘဝလက်သနီးဘဝနဲ့ဖြစ်တဲ့တဏ္ဍာတွေကမဖြစ်လာကြဘူးလားဖြစ်လာတယ်။ဒါဆိုရင်ဘဝမှာရရှိတဲ့ရူပါယုံအစင်းတွေကိုလူကျင်တဲ့သမာကမရှိနေဘူးလား။မရှိပါဘူး။မြေမှာသူရိယာတွေကအပြီးမုတ်သိကောင်းတယ်လို့ဒီလိုပြောတန်ကြတော့ဒီလိုအပြီးမုတ်ကကုံတွေကိုလည်းပဲပြည့်စင်တယ်၊မြင်းကျင်တယ်။ကြောင်းကျင်တယ်ဆိုတဲ့သမာကလည်းမဖြစ်နေကြဘူးလား။ဖြစ်တယ်။ဟုတ်ပြီ။အဲ့တော့အဲ့ဒီမိမိတို့ပြုလိုက်တဲ့ကုသိုလ်ကံကဒုမိကြပြီဆိုရင်လက်ပြည်နှလုံးကမှာနှစ်သားနှစ်သမီးချင်းနဲ့တွားရမည်ဖြစ်ပေါ်ကြတာပဲဖြစ်တယ်။ဒီမိမိတို့ဒီဘဝမှာလူသားဖြစ်နေတဲ့အတွက်ကြောင့်မိမိတို့တခါတရံမှာကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာစိတ်ကနေပြီးတော့ဤကုသိုလ်ကောင်းမှုကိုပြုပါစဉ်ဒီဟူသောအကြောင်းကြောင့်လူချမ်းသာကိုရရှိရပါလိမ့်မည်။လူဘဝလူချမ်းသာတတိယဉာဏ်မျိုးမျိုးမှာလူပြပါလို့ဤသတဲ့သူတောင်းမှုတွေကိုလည်းမပြုကြဘူးလားပြုကြတယ်အခုမိမိတို့ပြိတ္တိတီလာကြတယ်ဆိုတာကလူဘဝမှာလူပြိတ္တိတီလာကြတယ်ဆိုတာကအတိတ်က ကုသိုလ်ကောင်းမှုကြောင့်လားအကုသိုလ်ကြောင့်လားဟုတ်ပြီဒီဘဝရရှိတယ်ဆိုတာကကုသိုလ်ကောင်းမှုကိုအခြေခံပြီးရရှိလာကြတာဖြစ်ပါတယ်အဲ့တော့မိမိတို့ပြီးခဲ့တဲ့အစိတ်ဘဝဒီကံဤဆိုတဲ့မန္တန္တန်သောဆိုတဲ့အချိန်လေးမိမိတို့အားလုံးဉာဏ်ဆိုင်ဖြစ်ကြရတယ်သုတိစိတ်လို့ခေါ်တဲ့နောက်ဆုံးစိတ်လေးမဖြစ်ခင်မှာမိမိတို့မန္တန္တန်သောဆိုဖြစ်ကြတာပဲဖြစ်ပါတယ်အဲ့ဒီမန္တန္တန်သောဆိုတဲ့အချိန်မှာကုသိုလ်ကံအာယုန်တွေအကုသိုလ်ကံအာယုန်တွေအလုအယက်ပေါ်တတ်ကြပါလေ။တခါပြန်လဲတဲ့ကုသိုလ်ကအောက်ကောင်းတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကအာယုန်တွေတင်ကြမယ်။အကုသိုလ်ကံတွေကအောက်ကောင်းနေတဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်ကံတွေကလည်းတင်နေကြတယ်။ဒါပေမဲ့မိမိတို့အားလုံးဒီဒုဝါကိုရရှိလာကြတဲ့အတွက်ကြောင့်မို့မိမိတို့ရဲ့အစိတ်ဘဝဗန္နာတန်တန်သောတဲ့အချိန်လေးမှာဘေကုသိုလ်ဘေအာယုန်ပေါ်ခဲ့တယ်လို့ပြောနေဆိုရင်ကုသိုလ်ကံအာယုန်ပေါ်ခဲ့တဲ့အတွက်ကြောင့်မို့လူဘဝလူပရိသေကိုရရှိကြတာနဲ့ဖြစ်ပါတယ်အဲဒီမရဏတလသောတဲ့အချိန်မှာယူခဲ့တဲ့အာယုံကကုသိုလ်ကံအာယုံဖြစ်တယ်အဲဒီကုသိုလ်ကံအာယုံကမိမိတို့အစိတ်ဘဝသူတို့ကပြုခဲ့တဲ့ကံအာယုံလည်းဖြစ်နိုင်တယ်မိမိတို့အစိတ်ဘဝမှာကိုယ်တိုင်ကိုယ်ကျပြုခဲ့တဲ့အာယုံလည်းဖြစ်တယ်အဲဒီအာယုံကမိမိတို့ရဲ့မရဏတလသောတဲ့အချိန်မှာပေါ်လာပြီအဲ့ဒီကံကိုပြုစုပြောင်းဆောင်တဲ့အချိန်မှာမိမိတို့ဒီနေ့ဒီဘဝဒီပြစ်ဆုံးဘဝလေးမှာကုသိုလ်ကောင်းမှုပြုတဲ့အခါမှာပြုတဲ့အတိုင်းပဲ။ဤဘံကိုကတ်လူရရှိသည်ဟူသောအကြောင်းကြောင့်လူဘဝရရှိရပါလို့ဤဆိုတဲ့ဒီလိုထုဆောင်လေးကအကျိုးပေးလိုက်တဲ့အတွက်ကြောင့်ပဲ။ဒါကြောင့်မိမိတို့ဒီနေ့လူဘဝရရှိလာကြတယ်ဆိုတာကလူဘဝကိုလူတင်တဲ့တဏှာကိုတောင်းခံပြီးတော့မရလာကြဘူးလား။ဟုတ်ပြီ။ဒါဆိုရင်အဲ့ဒီဒီဘဝမှာရှိနေတဲ့ရူပါယုံ၊တတယုံ၊ခန္ဓာယုံ၊ရတယုံ၊ပေါတ္တယုံတနည်းအသိအသံအနတ်အရသာအတွေ့အကြည့်ဓမ္မယုံလို့ခေါ်တဲ့ဒီလိုမျိုးအာယုံတွေကိုလုံနေတဲ့တဏှာဖြစ်ခဲ့တယ်ဖြစ်ခဲ့ဘူးဘယ်ဟာဘယ်လိုပြောမလဲဖြစ်ခဲ့ကြတယ်နော်ဒီမျိုးအာလုံးအဲ့ဒီအသိအသံအနတ်အရသာတွေကိုလုံနေတယ်ဆိုတဲ့တဏှာကဖြစ်ခဲ့တယ်အတွက်ကြောင့်ဘူးအဲ့ဒီဘဝကိုရရှိကြောင်းကုသိုလ်ကံကိုပြုခဲ့ပြီးတော့အဲ့ဒီကံကမိမိတို့ဒီကံဤအချိန်မှာအကျိုးပေးလိုက်တဲ့အတွက်ကြောင့်ပရိသေဒီကွင့်ရရှိခဲ့တာခြင်းပဲဖြစ်တယ်။ဟုတ်ပြီ။ဒါဆိုလို့ရှိရင်အခုသက္ကုအကြည်ဓာတ်ကိုပြန်ပြောမယ်။သက္ကုအကြည်ဓာတ်ဆိုတာကရူပါယုံကိုမြင်တယ်ဆိုတဲ့ရူပဒနာမင်းအကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တယ်လို့။ဘာယုံလဲ။ဟုတ်ပြီရူပယုံကိုမြင်ခြင်းနဲ့ဆိုတဲ့ရူပသနာလေးအကြောင်းရင်းခံရှိတဲ့ကံတော့ဖြစ်တဲ့ရုပ်သမျိုးဖြစ်တယ်။ဒါကြောင့်ဒီနေ့မိမိတို့အနေနဲ့ဒီရူပယုံဆိုတဲ့အရာတွေကိုမြင်ခြင်းနဲ့သနာတွေကမဖြစ်နေကြဘူးလား။ဖြစ်နေကြတယ်။ဒါဆိုရင်မိမိတို့ကမြင်ခြင်းတရားလားသက္ကုအကြည်ဓာတ်ကမြင်ခြင်းနေတာလား။ဒါကမိမိတို့ကငါမြင်ခြင်းနဲ့လို့နားလည်နေတာမဟုတ်ဘူးလား။ဒါဆိုရင်မိမိတို့ရဲ့နားလည်မှုဟာမှန်သလားမှားသလားမှန်ပါဗျာမိမိတို့ဟာအမှန်ကိုသိနေတဲ့ပုဂ္ဂိုလ်တွေလားအလိမ်မှန်နေရတဲ့ပုဂ္ဂိုလ်တွေလားဟုတ်ပြီကဲနောက်တစ်ခုသောတာအကြည့်သတ္တယုံလို့ခေါ်တဲ့အတန်ကိုကြားခြင်းလေဆိုတဲ့သတ္တသနာနဲ့အကြောင်းရင်းခံရှိတဲ့ကံကြောင့်ဖြစ်တဲ့ယုံလို့ဘုရင်တို့သောတာအကြည့်ကိုပြောတာလေဒီသောတာအကြည့်ရဲ့သဘာဝကူကသတ္တယုံကိုတားခြင်းနဲ့ဆိုတဲ့သတ္တသဏ္ဍာန်ရဲ့အကြောင်းရင်းခံမရှိနိုင်ဘူးလားဟုတ်ပြီဒါကြောင့်မို့မိမိတို့အနေနဲ့ကောင်းတဲ့သတ္တယုံလေးတွေကိုနာယူခွင့်စားနာခွင့်ရဖို့ရန်အတွက်တစ်ဖြည်းဖြည်းချင်းညီရဘူးလားတစ်ဖြည်းဖြည်းညီရတယ်ဟုတ်ပြီနောက်တစ်ခုနှာခေါင်းအကြည့်အနက်ခံလို့တဲ့ဆိုတဲ့ကံတဏှာနဲ့အတုံးရင်ခံရှိတဲ့ကံကြောင့်ဖြစ်တဲ့ရုပ်သမျိုးသာမြင်ဖြစ်ပါလေ။ဒါကြောင့်မို့မိမိတို့အနေနဲ့ကောင်းတဲ့အနတ်လေးတွေကိုရှာဖွေပြီးတော့ကောင်းတဲ့အနတ်လေးတွေကိုရှုဆိုင်ခွင့်ဆိုတဲ့ခွင့်လန်းကြီးကိုမိမိတို့အားလုံးကလက်ဝဲပိုင်ပိုင်ရရှိအောင်ကိုသူ့အတွက်မဖြစ်စည်းသိနေကြရဘူးလား။ဟုတ်ပြီ။ရှားကြီးဆိုတဲ့အရာကိုသိလိုက်တယ်ဆိုရင်လည်းရတ္တယုံကိုခံလို့တယ်ဆိုတဲ့သတ္တတဏှာလင်းတောင်းရင်ကံရှိတဲ့ကံကြောင့်ဖြစ်တဲ့ယုံမျိုးဖြစ်တဲ့အတွက်ကြောင့်မို့ဘုရားတို့ရှာကြည့်ကိုရရှိသခြင်းဟာ ガタヨネゴシャブイビブトゥネドカトクグヤシララネアトゥブラホビーナトクガヤアチロコレビビダゴミミドガヤシタダビビビダゴヤシレアトゥグヤシライネソニネネホタバヨングカンドレトゥティドレソネホタバサナリアトゥニガシレガンゾウチデジェットニューチデアテジャンゴအတွေ့အကြုံကောင်းကောင်းလေးတွေကိုရရှိခံစားနိုင်မှုအစဉ်မိမိတို့တွေဟာသင်္ကန်းစင်ရဲ့သွားနဲ့ဘဝကိုကျိုးစားရုံးကံပြီးမလုံချမ်းနေကြရဘူးလားဟုတ်ပြီဒါကြောင့်မို့မိမိတို့အနေနဲ့မိမိတို့ဘဝရရှိခြင်းဆိုတာကချမ်းသာဒုက္ခကိုရရှိခြင်းလို့မြတ်စွာဘုရားရှင်နဲ့မမိတ်ပါဘူးမြတ်စွာဘုရားရှင်တို့ရဲ့ဉာဏ်တော်မှာသင်နေတဲ့ဒီလိုနှိမ့်ဆိုင်တဲ့အသိဉာဏ်တွေကဘဝရရှိခြင်းကိုဒုက္ခလို့သာနေကြပါလေ။ရသော်ပြန်ရှင်လေးတွေကအရိယာသူတော်ကောင်းတွေကလည်းပဲဒီခန္ဓာကြီးကိုရရှိချားခြင်းကိုဒုက္ခရရှိခြင်းလို့ပဲဒီလိုနားလည်ကြတယ်။ဒီနေ့ဒီတဲ့အနေနဲ့လည်းဒီနေ့မာဆိုလို့ရှိရင်မှန်ကန်တဲ့အသိဉာဏ်လေးတစ်ခုကိုစတင်ရရှိပြီလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလား။ဟုတ်ပြီ။မိမိတို့အနေနဲ့အမျိုးသားကိုဥပမာဆန်ထားပြီးပြောကြသူအမျိုးသမီးဆိုတဲ့ရူပါယုံလေးရှိမှလာနေပြီဆိုလို့ရှိရင်မျက်လုံးလေးကလန့်ကြည့်မိရင်တော့မဖြစ်ပါဘူးလားတားပြီးလို့ရမခက်နေကြဘူးလားဟုတ်ပြီဒါကသက္ကုအတိတ်ရဲ့သဘာဝကနေပြီးတော့တောင်းဆိုလို့မိမိတို့ကနေဖြည့်ဆည်းပေးနေရတဲ့ပုံစံတွေမဟုတ်ကြဘူးလားဒါဆိုရင်သက္ကုအတိတ်ရရှိတော်ခြင်းကမိမိတို့အနေနဲ့ရူပါယုံတွေကိုမြင်တင်ဖို့ရူပါယုံတွေကိုမြင်ဖို့ရန်အတွက်စူးစမ်းအားထုတ်မှုကိုပြုပေးရမယ်ပုဂ္ဂိုလ်ရင်းအဖြစ်နဲ့ဖြစ်တည်လာကြတယ်လို့ပြောရင်မှန်မလားမှန်မလားနော်လေဒီလိုပဲသတ္တယုံဆိုတဲ့အတန်ဆုံးကောင်းလေးတွေမျိုးသမီးကလည်းမျိုးသားရဲ့အတန်အမျိုးသားကလည်းအမျိုးသမီးရဲ့အတန်စတဲ့သူတွေအတန်တွေတော့အမျိုးမျိုးသောအတန်တွေကိုမိမိတို့ကနားဆင်လို့ကြတယ်ဒီလိုနားဆင်လို့နေဆိုတာကမိမိတို့ကနားဆင်လို့လားတောတအစီကနေပြီးတော့စောင့်ကြည့်ရလားဟုတ်ပြီသောတာအတ္တိရဲ့သုံးဆုံးချက်ကိုဖြည့်ဆည်းပေးနေရတဲ့ပုဂ္ဂိုလ်တွေဟာအရှင်သခင်တွေလားပြည့်စုံတွေလားပြည့်စုံတွေလားဖြစ်နေကြတယ်နှကောင်းအကြီးရှားကြီးဆိုတဲ့အရာတွေကိုရရှိသွားကြခြင်းကိုလည်းမိမိတို့ဟာသူတို့ရဲ့အလိုကိုဖြည့်ဆည်းပေးဖို့ရန်အတွက်ဘဝကိုရရှိသွားကြတယ်လို့မပြောနိုင်ဘူးလားအတွေ့အထိကောင်းကောင်းတွေကိုခံစားလို့မိမိတို့ရဲ့တဏှာဆန္ဒတွေဟာဒုက္ခဖြစ်ဖို့ရန်အတွက်လားဒုက္ခဖြစ်ဖို့ရန်အတွက်ပဲလားဒီဘဝအဆုံးမတ်သေးသေးသူတို့ဟာအလိုပြည့်ကြတဲ့သဘောရှိရဲ့နော်မရှိဘူးဒါကြောင့်မို့မြတ်စွာဘုရားရှင်ကဒီလိုအတိတ်ငါ့ကုနဲ့မနာယတနာပေါင်းအာယတနာ၆ခုဖြစ်ပေါ်လာခြင်းပေါ့အာယတနာဆိုတာကသက္ခုပဒါရယုကသက္ခာယတနာတို့အဘိဓမ္မာဝေါဟာရကသမျိုးခေါ်တယ်ဒါပေမဲ့အတူတူပဲသက္ခုအတိသက္ခာယတနာဒါအတူတူပဲဟုတ်ပြီနော်ဟုတ်ပြီအဲ့လိုမျိုးသက္ခာယတနာသောတာယတနာသရဲ့အာယတနာ၆ပါးဖြစ်ပေါ်လာခြင်းကိုမြတ်စွာဘုရားရှင်ကလောကကြီးဖြစ်ပေါ်လာတယ်လို့ခေါ်ပါတယ်ဒါဆိုရင်ဒီနေ့တော့အစီယုတ်ငါးခုနဲ့မနာယတနာဆိုတဲ့ဒီ၆မျိုးကိုရရှိထားခြင်းဟာလောကကြီးဖြစ်ပေါ်လာခြင်းမဟုတ်ဘူးလားဟုတ်ပြီဒီအစီယုတ်အာရဏသောက်ခုကိုအကြောင်းပြုပြီးတော့သတ္တဝါတွေဟာမရှိညောနံတင်ပန်းခြင်းရည်ညီကြရတယ်လို့ဒီလိုမျက်နှာပြချင်းတက်ပြီးတော့မိတော်မူတဲ့သဘောတရားဟာဒကာဒကာမတွေရဲ့အတိညာမာဒီနေ့အနည်းငယ်တော့သင်သားလာတယ်လို့ဦးစင်သဘောပေါက်မိတယ်ဟုတ်ရဲ့လားဟုတ်ပြီဒီတော့မိမိတို့ရရှိထားတဲ့သက္ကုအကြီးသောတာအကြီးဂါနအကြီးဒီမှာဒီကာယအတိဆိုတဲ့အစီအသက်တွေကိုရရှိထားခြင်းဟာမိမိတို့ကနေပြီးတော့သူတို့ရဲ့အလိုဆန္ဒတွေကိုဖြည့်ဆည်းပေးဖို့ရန်အတွက်ရရှိထားတာလည်းမတူဘူးလားဘဝလေးကြည့်တယ်၊ဒီအားလေးကြည့်တယ်ဘဝလေးနားဆင်ခြင်း၊ဒီအားလေးနားဆင်ခြင်းဘုံနဲ့လေးခံခြင်း၊ဒီနဲ့လေးခံခြင်းကောင်းတဲ့ရတာလေးတွေကိုခံစားလို့ရင်သတ်သုံးလို့ရင်ဆိုတဲ့ဒီတနာတတ်တွေဟာဒီအတ္တိယုတ်ဒီကိုရရှိခြင်းနဲ့တဘာတိပါလာကြတဲ့အတွက်ကြောင့်ဒီနေ့ဒကာဒကာမအကောင်းသူတော်ကောင်းသူတွေဟာတဏှာရဲ့စိတ်ငြိမ်မှုကိုခံရတယ်လို့ပြောရင်မမှန်ဘူးလား ဘယ်နာရဲ့ဆဲဆောင်မှုကိုခံရတဲ့လူပြောရင်ကောမန္တလားမှားတယ်လားဒနာရဲ့အလုံးနိုင်ငံကိုအသေးလိုက်ပါနေရတဲ့ပုဂ္ဂိုလ်တွေဟာဝိသင်းတို့အားလုံးပဲဟုတ်ကြဘူးလားဟုတ်ပြီဒါကြောင့်မို့မြတ်စွာဘုရားရှင်ကလေဒနာယလီယတိလောကောဒနာယပိကတတိဒနာယဧကသမတ္တသတိဝဝသမနောကုဒနာယဧကသမတ္တသောဒနာတိလောကောလောကကိုလီယတိသံဃာဤဒနာယဤကသမတ္တသောဒနာတိလောကောလောကကိုဤကသတိသိခင်အဤသတိဝါကတိကုံသောသတ္တဝါတို့ဒီတင်လျေဒနာယဒနာတိဟူသောဤကသမတ္တသခုသောတရားဤဝသံလူနိုင်ငံတို့နောကုသင်လိုက်ပါ၏နေတာယကုံဤဟူ၍ဘဂဝါကုံသောတိတော်မူသောမြတ်စွာဘုရားသည်ဝန္တာဒုရာစေသာမေတ္တာဖြင့်ဘုရားတော်မူခဲ့ပါလေသည်ဟုတ်ပြီဒီနေ့လူဘဝလူတန်ဘိုးကိုတန်ဘိုးရှိရှိနဲ့သုံးစားနိုင်ဖို့ဆိုတာကမိမိတို့ဟာဘယ်လိုဘဝကိုရရှိထားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာကိုနားလည်သဘောပေါက်ပါမှာမိမိရဲ့ဘဝကိုမိမိတို့ကပုံသဏ္ဍာန်နိုင်ငံကိုကြောင်းပြနိုင်ကြမှာဖြစ်တယ်။လမ်းလုံးလမ်းပါပါရည်ရည်နေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့မိမိတို့တွေဟာဒီနေ့တရားမနာခင်ကာလအထိဒနာဆိုတဲ့ဆဲဆောင်မှုတော့ကိုလိုက်နေခဲ့တာလေ။ဒနာရဲ့ဆင်းရဲမှုကိုခံပြီးတော့ဘဝကိုလုံးလုံးလုံးလုံးနဲ့မိမိတို့ကဇူးသားရုပ်ကံနေကြတယ်။ဒနာရဲ့အလိုနိုင်ငံကိုမိမိတို့လိုက်ပါပြီးတော့နေနိုင်နေကြရတဲ့လမ်းကိုရွေးချယ်နေတဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါဆိုလို့ရှိရင်ဒီနေ့လောကကြီးမှာလူငယ်တွေအားလုံးရဲ့စိတ်ထဲမှာလည်းပဲဆွဲနေတဲ့စကားလေးတစ်လုံးရှိဒီနေ့လူလောကမှာအောင်မြင်တဲ့အောင်ကျိုးသားနေတဲ့ကျိုးသားမှုတွေအဖြစ်ဖြစ်ကုန်လို့လူကြီးဘဝကိုရောက်ရှိခဲ့တဲ့ပုဂ္ဂိုလ်များရဲ့စိတ်ထဲမှာလည်းပဲဖြစ်တယ်ပြီးတော့အဲ့ဒီအယူဝဆအတိုင်းပဲဘဝကိုဆက်လျှောက်ခဲ့ကြတယ်ဆောင်းနှိုင်းခဲ့ကြတယ်ပုဂ္ဂိုလ်တွေဖြစ်နေကြမယ်ဆိုတာကိုသူစိတ်သဘောပေါက်မိတဲ့အတွက်ကြောင့်ဒီနေရာလေးမှာအာလုံသိခိုင်ထားတဲ့အတူတရက်ကိုဦးစင်းနေနေပြန်ပြီးတော့သတိပေးနေတယ်။ဘာပြောတယ်လဲ။ငါဟာငါဘဝရဲ့အရှင်တကယ်ဖြစ်စေရမယ်လို့ဒီလိုမပြောသူကြဘူးလား။ဒီလိုပြစ်အောင်လဲမိမိတို့ကမကြိုးစားနေကြဘူးလား။ဟုတ်ပြီဒါကိုပဲဦးသိတို့လောကမှာဒီလိုသာတန်းတွေကိုသိသိထားတဲ့သိသိထားတဲ့နေရာတွေမှာလည်းပဲဒီလိုသာတန်းလေးကိုရေးရေးသားထားတယ်ဆိုလို့ရှိရင် I am the master of my life ဆိုတဲ့ဒီလိုသာသားကိုလည်းပဲသိသိပြီးတော့ပေါ်ပြန်ထားတယ်ဒီစကလုံးကိုပဲပြန်ပြီးတော့ဘာသာပြန်ထားတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့မိမိတို့အားလုံးဟာမိမိတို့ဘဝရဲ့အရှင်သခင်ဖြစ်စေဖို့ရန်အတွက်ကြိုးစားနေကြတာတော့မဟုတ်ဘူးလားဟုတ်ပြီဒီနေ့လောကသားတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အရှင်သခင်ဖြစ်နိုင်ခွင့်ဆိုတာကဘယ်ကူရဲ့လားအလုံးဟာရူပါယုအသိတွေကိုလူစဉ်နဲ့အတွက်တော့မဟုတ်ရူပါယုအသိတွေကိုမြင်နေတဲ့သူတွေသနာအနောက်ကိုလိုက်ပါပြီးတော့ဖြည့်ဆည်းပေးနေကြတယ်သတ္တယုတ်သူနဲ့အတန်ကိုကြားရင်နေသူနဲ့သတ္တသနာရဲ့အနောက်ကိုဖြည့်ပြီးတော့အနောက်ကိုလိုက်ပြီးနေကြရတယ်။ကောင်းမွန်တဲ့အနတ်သက်တွေကိုရှူဆိုင်လူတွေဆိုတဲ့ခန္ဓာသနာရဲ့ဆင်းရဲမှုနောက်ကိုလိုက်ပါနေကြရတယ်။ကောင်းမွန်တဲ့အရသာတွေကိုသုံးဆောင်ခံစားတဲ့လူတွေဆိုတဲ့သတ္တနာရဲ့အလိုကိုလိုက်ပါပြီးနေကြရတယ်။ကောင်းမွန်တဲ့ပြည့်တိတွေကိုခံစားလို့တဲ့သူနဲ့သောတပ္ပသနာနောက်ကိုလိုက်ပါနေကြရတယ်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်။တဏှာရဲ့အလိုကိုကြည့်စည်းနေကြရတယ်ပုဂ္ဂိုလ်တွေ။တဏှာရဲ့ဆဲဆောင်မှုတဏှာရဲ့အလိုနိုင်ငံတွေကိုလိုက်ပါနေကြရတယ်ပုဂ္ဂိုလ်တွေလို့သာတူနိုင်တဲ့အတွက်ကြောင့်မိမိတို့တွေဟာစိတ်ညွန်တွေလားအရှင်သခင်တွေလား။ဟုတ်ပြီဒါဆိုလို့ရှိရင် မိမိကိုယ်ကိုမိမိ ဘဝ ရဲ့အရှင်းသခင်ဖြစ်စေတဲ့ဖြစ်အောင်လုပ်တယ်လို့ရင်တော့မိမိတို့ရဲ့ဘဝချက်သန်းမှုဘဝရည်မှုဘဝနေထိုင်မှုဘဝအားထုတ်မှုဆိုတဲ့လမ်းကြောင်းလေးတွေကိုကြောင်းပြဖို့လိုဘူးလားဒီတနာရဲ့အလိုကိုတောင်းတပြလိုက်ပြီးတော့ဖြည့်ပေးနေလို့ရှိရင်တော့မိမိတို့ဟာရရှိထားတဲ့လူဘဝလူတန်ဖို့ကိုတန်ဖို့ရှိရှိနဲ့အတုံးချနိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်နိုင်မဖြစ်နိုင်ဆိုတာကဘယ်လိုနားလဲလဲမဖြစ်နိုင်တော့ဘူးဖြစ်နိုင်ဖို့သိက္ခာသွားတယ်မိမိတို့ဒီအလိုနိုင်ငံကိုတနာရဲ့လူနိုင်ငံကိုလိုက်ပါပြည့်စည်နေကြတဲ့ပုဂ္ဂိုလ်များတို့နေဝင်ကြီးနေဝင်ကြီးအချိန်ကိုသာရောက်သွားကြတယ်မိမိတို့ရဲ့အလိုသဏ္ဍာန်ကြီးပြည့်စုံပါပြီမိမိတို့အလိုသဏ္ဍာန်တွေပြည့်ဝပါပြီလို့ပြောဆိုပြီးတော့လောကကြီးထဲကနေထွက်သွားတဲ့ပုဂ္ဂိုလ်ကြီးရှိကြလားရှိပါဗျာအလိုမပြည့်သွားနေတဲ့လောကကြီးကနေထွက်ပါသွားကြတာဟုတ်ဘူးလားဒါဆိုရင်ဒီလမ်းကြောင်းကိုမိမိတို့လိုက်နေခြင်းဟာလူဘဝအတွက်တန်ဖိုးကိုအတုံးရှိရှိနဲ့အတုံးချနိုင်တဲ့လမ်းကိုရွေးချယ်ထားခြင်းဟုတ်တယ်လို့ဆိုနိုင်ပါမလားဟုတ်ပြီဒါဆိုလို့ရှိရင်တဏမကုန်သေးရင်တဏရဲ့အလိုကိုတော့ဖြည့်ပြီးပြည်နေကြရမှာအမှန်လေဒါပေမဲ့မိမိတို့အနေနဲ့လက်ချင်ပြီးတော့လုပ်ခဲ့လုပ်ထိုက်တဲ့အပြစ်မဖြစ်နိုင်တဲ့သန္တာသက်တွေကိုလောက်တဲ့ဖြည့်ပြီးပြည်မယ်ဆိုရင်တော့မိမိတို့ရဲ့ဘဝသက်တည်မှုလေးတွေဟာတန်ဖိုးရှိတဲ့ဘဝကလေးအဖြစ်နဲ့ပြောင်းလဲသွားနိုင်ဘူးလားဟုတ်ပြီဒါဆိုရင်ဒီနေ့တရားနာပြည့်စက်စရောကောင်းပေါင်းတွေဟာတနာရဲ့လူနိုင်ငံကိုလိုက်ပါနေတဲ့ပုဂ္ဂိုလ်တွေအဖြစ်ကနေပြီးတော့အချိန်သက်သာရရအောင်ပြုပြင်ပြောင်းလဲရေးလုပ်ကြမလားလို့ဥစဉ်ဒီနေ့ဒီညကနေမေးရင်ဘယ်လိုဖြစ်ကြမလဲ။အဲအတန်လေးတွေကသိတိုးသွားပြီ။ဟုတ်ပြီနော်။တနာရဲ့လူနိုင်ငံကိုလုံးဆင်းတဲ့ဆန္ဒကသိကြီးကြတယ်လို့ဥစဉ်တို့ကတော့သဘောပေါက်နေမိတယ်နော်။ဒါပေမဲ့လူဘဝလူတန်ဖိုးကိုတန်ဖိုးရှိရှိနဲ့အတုံးကျရင်ကြတယ်ဆိုရင်တော့လက်ရှိပြီးတော့ကြိုးစားကြပါမိမိတို့အနေနဲ့သဏ္ဍာန်ကသုံးဆုံးတဲ့ချင်းပြီးပေးနေရတဲ့လူဘဝကံတွေလုံးဝဇင်းနေဆိုရင်လည်းမိမိတို့ရဲ့ဘဝနေထိုင်မှုပုံစံလေးတွေကိုကြောင်းပြကြပါလို့ကိုယ်နဲ့တိုက်တွန်းပါတယ်နော်ဟုတ်ပြီဒီနေ့အားလုံးဘယ်နဲ့ဘိုးလင်းကနေစပြီးယနေ့မိုးကြိုနေဝင်ဤစိန်ကြည့်ပေါ့ဇံပန်းခတ်လှူရှားနေတတ်တာကဘသူကခိုင်းစီလို့လောက်ကန်နေကြရတာလေအားလုံးအားလုံးပေါ့လေအစိုက်ချင်းကတော့မတူကြဘူးရူပါယုံချင်းကိုသိညစ်တဲ့တဲ့ပုဂ္ဂိုလ်များကရူပါယုံရရှိရဲ့အတွက်ဥတည်ပြီးသွားနေကြတယ်သတ္တယုံကိုအလိုရှိတဲ့ပုဂ္ဂိုလ်တွေကလည်းသတ္တယုံအတွက်ဒီအာယုံကိုရရှိကိုရအတွက်ဇံပန်းခတ်နဲ့လှူရှားနေကြတယ်ကောင်းမှုနဲ့အနတ်တွေကိုခံလို့တဲ့ပုဂ္ဂိုလ်တွေကလည်းဒီအနတ်တွေအတွက်ကိုပဲမိမိတို့အားလုံးပြသကထူဆန်းနေကြရတယ်။ကောင်းမှုနဲ့သာသာယုံတွေကိုခံစားလို့တဲ့ပုဂ္ဂိုလ်တွေကောင်းမှုနဲ့ဘုဒ္ဓသာယုံတွေကိုခံစားလို့တဲ့ပုဂ္ဂိုလ်တွေကလည်းဒီအာယုံတွေကိုခံစားလို့တဲ့သဏ္ဍာန်ဆန္ဒကိုစံတိုင်းပြုပြီးတော့အားလုံးဟာထူဆန်းနေကြရတာမဟုတ်ဘူးလား။အလုံးဟာသုလုံးသုလုံးနဲ့ဘယ်နဲ့ဘိုးလင်းကညီသားညံဒီနေဝင်ကြီးမိုးထုတ်တဲ့အတိမမိုးနိုင်မပန်းနိုင်လှူချနေကြရတာဟာပြန်စင်းစားကြည့်လိုက်ရင်စိတ်ကိုသနာကိုမကောင်းနေဘူးလားသနာခိုင်းတဲ့ညမိမိတို့ဟာရိုင်းနေကြတာမဟုတ်ဘူးလားတခါတည်းကမပြုတ်ခဲ့မပြုတ်ထိုက်တဲ့အောက်ကုသူကံတေကိုလည်းတဲ့သူတို့ခိုင်းတဲ့ညမိမိတို့မလုပ်ခဲ့ကြရဘူးလားလုပ်ဖို့ရန်အတွက်ဒုစရနေတဲ့ပုဂ္ဂိုလ်တွေလုံးလက်တဲ့သောပုဂ္ဂိုလ်တွေလည်းဒီတိတ်တဲ့မှာရှိနေတယ်လို့ပြောရင်မမှန်ဘူးလား။ဒါဆိုလို့ရှိရင်မိမိတို့အနေနဲ့ဒါကိုရော့နေသောအောင်ရုပ်ငိမ့်သောအောင်တော့ငါတို့စူးစမ်းမှတုံမယ်လို့ဒီလိုသိဉာဏ်ကလေးတွေကိုမိမိတို့အနေနဲ့ဝင်းမြူပြီးတော့ဒီလိုသိဉာဏ်လေးတွေကိုမိမိတို့အနေနဲ့ဒီထဲမှာခိုင်ခန့်တဲ့ခိုင်တတ်သောအောင်တိဆောက်ပေးဖို့လေ့ကျင့်ပေးဖို့မကောင်းဘူးလား။ဟုတ်ပြီ။ဒါကြောင့်မို့ဒီနေ့ဒီလောကလုံးကိုကြည့်လိုက်တယ်ဆိုရင်ဒီလောကလုံးဟာအလိုပြည့်တဲ့သဘောရှိရလားမရှိပါဘူး။ရောက်ရတဲ့သဘောကိုရှိကြရလားမရှိပါဘူး။အနည်းငယ်တန်းမလုံနေတော့ဘူးလား ဟုတ်ပြီ။ဒါကြောင့်လည်းမြတ်စွာဘုရားရှင်ကဟိုမြစ်ကြီးမှာသန္တာတ္တမှာတရားလေးတစ်ခုထောထားခဲ့ဘူးပါလေ။ဘာပြောသလဲ။ဘုသောလောကောအတိတ်တော်တဏ္ဍာတော်ဒီလိုမြတ်စွာဘုရားဟောတယ်။လောကောလောကာတိဝါသတ္တဝါပေါင်းပြီးဘုသောလူမဖြစ်ညွန်ညွန်လေးပါနေ၏။လောကောသတ္တဝါပေါင်းပြီးအတိတ်တော်ရောင်ရဲမှုမရှိလောကောနှလုံးကားဆုံးပြီးဝါသတ္တဝါပေါင်းတို့သည်နာသာသောတဏှာဤသူသာဖြစ်ဤဟူ၍တထာလူနတ်တို့ဤဆရာမြတ်စွာဘုရားသည်ဝောတာဘုနာရှိသာမြတ်သာဖြင့်ဟောတာတော်မူသည့်ဗာမေတိလောကကြီးဟာအလုံးမပြည့်ရုပ်ညွတ်ပြီးတော့နေကြတယ်။လောကကြီးတစ်ခုလုံးလောကတည်းတည်းနဲ့မဖြစ်နေဘူးလား။ဒီလောကလုံးကြီးလိုက်မယ်ဆိုရင်ရောက်ရင်ဒီလက်တည်းသိကြည့်ကြရင်လား။မိမိလူတည်းနဲ့ရာဂူလအောင်ရှာပြီးသွားပြီးရောက်ရင်ဒီနဲ့သွားကြရင်လား။မိမိလူတည်းနဲ့ရာဂူရပြီးတဲ့တောင်မှနောက်တစ်ခုဆက်ပြီးတော့လူတည်းနဲ့သိတဲ့ဒီနေ့တို့ဆက်ပြီးတော့အဲဒါရှာဖွေပြီးတော့မကျေပြီးလေ့လာရဘူးလားဒီနေ့တို့လူကျင်နာရပြီးဆိုရင်မိမိတို့ရဲ့ဒီပါအတွက်မိမိတို့ရဲ့သာသမီအတွက်မိမိတို့ရဲ့မောင်နှမအတွက်မိမိတို့ရဲ့ဇေယျတိုင်းဝိုင်းအတွက်ဆိုတဲ့လူကျင်နေတဲ့စိတ်ဓာတ်တွေကတဖန်ဖွားနေအပေါ်အောင်ယူကြဘူးလားဟုတ်ပြီဒါဆိုလို့ရှိရင်ဒီလောကလုံးဟာသနာဒါသလို့ခေါ်တဲ့သနာရဲ့အခြေချုပ်တွေမဖြစ်နေကြဘူးလားသနာရဲ့အလိုနိုင်ငံကိုလိုက်ပါပြီးတော့သနာရဲ့ဆဲဆောင်မှုသနာရဲ့စိတ်ငြိမ်မှုကိုခံရရတဲ့တတဝါသေးဟာပင်သန်းခြင်းစည်းစာဖြစ်နေတယ်လို့ပြောမယ်ဆိုရင်ပြောလို့မရဘူးလားမိမိတို့ဟာသင်ရဲ့ပင်သန်းနေကြတဲ့ပုဂ္ဂိုလ်တွေလားသန်းတာနေကြတဲ့ပုဂ္ဂိုလ်တွေလားဒါဆိုလို့ရှိရင်မြတ်စွာဘုရားရှင်ဒီနေ့လောကမှာဆရာဘွယ်လေးကိုခံစားခဲ့တယ်ဆိုတာကသနာရဲ့သိနေမှုကိုခံခဲ့ရတာမဟုတ်ဘူးလားဘုရားတော်တော်ဘုရားသိတတ်တာနေသားဘုရားမှာအပြုမရှိတဲ့မင်းစည်းစိမ်ကိုခံစားသေးခင်မှာပေါ့ဒီစိတ်မင်းစည်းစိမ်ကိုခံစားနေတဲ့အချိန်ကိုပြန်ကြည့်လိုက်ရင်ဒနာရဲ့စိတ်ဆောင်မှုဒနာရဲ့သိနေမှုဒနာရဲ့လူနိုင်ငံလို့ခေါ်တဲ့ဒနာရဲ့ခြေကျုံဖြစ်နေဘုရားကိုယက်ကြည့်ခဲ့ရတာမဟုတ်ဘူးလားအဲ့ဒီလိုမျက်စီခဲတဲ့အချိန်ကိုအတ္တဒါလို့ခေါ်တဲ့သာယာပွင့်နဲ့ဒီတိုင်းကြီးနဲ့ဆင်လို့ခေါ်တယ်။အဲ့ဒီသာယာပွင့်လေးတော့မှဥပ္ပေဒီနေခေါ်သွားတဲ့တရားတော်ကိုကြည့်လိုက်ရင်တဏှာရဲ့နောက်ကိုမိမိတို့ဟာလိုက်ပါပြီးနေလာရတဲ့အစ်စ်ကြောင့်ဆင်းရဲပင်ပန်းနိုင်မရှိဂျိုနန်ပင်ပန်းနေလာရတဲ့မိမိတို့ဘဝဟာအပြည့်ညတ်တော့မဖြစ်နေကြဘူးလား။ဒါဆိုလို့ရှိရင်သာယာပွင့်လေးအနောက်မှာကအာဒီတော်လို့ခေါ်တဲ့အစ်စ်တွေကစိတ်မများနေဘူးလား။မိမိတို့လူတွေနဲ့အာယုန်တွေအတွက်ရှောင်ဖယ်နေတဲ့ကာလလေးဒီမှာမကောင်းမှုအမှုတွေတွေကိုလည်းမိမိတို့ဟာမပြုဖြစ်တာဘူးလားကောင်းမှုတွေကိုလည်းပြုဖြစ်ကြတာတော့ရှိတယ်ပေါ့ကောင်းခြင်းနဲ့မကောင်းခြင်းတွေဟာပုံပြီးတော့လုံနိုင်ခွင့်လုံခွင့်ဆိုတာကမကောင်းခြင်းတွေကပုံပြီးတော့လုံခွင့်မရနိုင်ဘူးလားသာပသမီးရမတိအနောလို့ခေါ်တဲ့အတိုင်းနဲ့စိတ်ဟာမကောင်းမှုမှာမွေ့လျော်နေအစကာယကံမှုဝစီကံမှုဆိုတဲ့ဒီအမှုနှစ်ခုဟာမနောကံကနေပြီးတော့စိတ်တော်နဲ့အတူဖြစ်လာတာမဟုတ်ဘူးလားသိအောင်မကောင်းမှုမှမွေးလျော်တတ်တဲ့အတွက်ကြောင့်ကာယကံမှုဝစီကံမှုဒီကုန်ဖြစ်ပေါ်စေတဲ့ကံကိုကြည့်လိုက်ရင်မကောင်းတဲ့ကံတွေကပုံမများကြဘူးလားမိမိတို့ဝေဒနဲ့အာယုအတွက်မိမိတို့လောက်ကံနေခိုက်ကြရတယ်ကုသိုလ်ကံအကုသိုလ်ကံတစ်ခုမှပြန်ကြည့်လိုက်ရင်အကုသိုလ်ကံတွေကအဲ့တော့နော်မြောင်းမြောင်းပါတယ်ဒီနေ့ဒီကံကံကအကောင်းကျွန်တော်ကောင်းပြုသူအနေနဲ့ဒီဘဝဒီသုံးကံဒီအစဉ်လို့ခေါ်တယ်ဝိညာဉ်ကံသောသောတဲ့အစီမှာအဲ့ဒီအကုသိုလ်ကံတွေကအကျိုးပေးရတယ်ဆိုတဲ့အခါမှာဒီဘဝနတ်ဘဝဆိုတာပြန်လည်ပြီးရရှိသွားတာတော့မလားဒီဘဝကိုရကြမှာလေအပယ်လေးဘုံကိုရကြတာဖြစ်တယ်ဒီနေ့တော့အနေနဲ့အပယ်လေးဘုံကိုသွားလို့ရတဲ့ပုဂ္ဂိုလ်ဉာဏ်နာပြည့်တဲ့ဆက်မှာရှိရဲ့နော်ရှိကြဘူးဒါပေမဲ့ဒနာရဲ့အလိုနိုင်ငံတို့လိုက်ပါပြီးနေထိုင်ခဲ့ကြရတယ်နေထိုင်နေကြတယ် မြေဆိုင်ရတတ်သောမိမိတို့ဒီဟာအာဟုသောကံဒီကိုများစွာထူထောင်ပြီးရကြတဲ့အတွက်ကြောင့်အပေလီဘုံကိုရရဘာလို့ဤဆိုတဲ့သူတောင်းမှုကိုမပြုတော်ရလေပဲအပေလီဘုံကိုသာရဘာလို့ဤဆိုတဲ့ကံကိုပြုစုပြောင်းဆောင်ပြီးလည်းဒါဖြစ်နေတဲ့အတွက်ကြောင့်မသူတောင်းတော်ရလေပဲသွားရမယ်ပုဂ္ဂိုလ်ဟုတ်ကြဘူးလားမိမိတို့အနေနဲ့မိမိတို့ရဲ့ဘဝကိုတန်ဖိုးရှိရှိနဲ့အတုံးချခြင်းကြတဲ့တန်ဖိုးရှိရှိနဲ့ရည်ကြည်ခြင်းကြတဲ့မိမိတို့ရဲ့ဘဝကိုအတုံးရှိရှိနဲ့မိမိတို့ကဖြစ်သောခြင်းနဲ့သဘောတည်းသဘောသဇတည်းသဇမြင်မာတဲ့ဘဝတွေကိုရရှိသိတတ်ခြင်းတွေဆိုလို့ရှိရင်မိမိတို့ကိုယ်ကိုမိမိတို့သနာကြတယ်ဆိုရင်တော့မိမိတို့အနေနဲ့ဘဝနေထိုင်မှုလမ်းကြောင်းကိုရတုံလမ်းလေးပါပါရည်ကြည်နေတဲ့အခွင့်အလမ်းကိုရထားနေတဲ့သူများကြည့်ပြီးကျောင်းလေးဖြစ်ဖို့ကိုယ်လေးနေနေကတော့ဖြစ်စေတယ်အားလုံးလည်းပဲပြည့်ပြည့်ပန်းပြောင်းနေရင်လုပ်ကြမယ်မဟုတ်ဘူးလားဟုတ်ပြီဒီဘဝမှာရအောင်လုပ်နိုင်တဲ့လို့အင်မတန်တန်ဖိုးရှိတဲ့ဘဝလေးတစ်ခုချက်သွားကြမယ်ဒါပေမဲ့ဒီဘဝမှာမလုပ်နိုင်သေးလို့ရှိရင်လည်းဒီနေ့ဒီလိုတရားမျိုးကိုနောက်တော့ပြန်ရလိုက်တဲ့အတွက်ကြောင့်ဒီလိုလုပ်ခြင်းနဲ့အကျိုးရှိရှိဘဝကိုပြန်ပန်းခြင်းနဲ့ဓက္ခံကလေးတွေဟာအဖြစ်ဖြစ်နဲ့ရင့်တဲ့ရင်သာတဲ့အခြေကြည်မိမိတို့အနေနဲ့လက်ဆောင်မှန်ကိုရည်တည်နိုင်တဲ့အကျိုးဆုံးသက်ကိုရရှိနေကြတာကိုတော့မြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုမိသာနာယူမှတ်သားနားကြားပြီးတဲ့နောက်မှာဦးသိတို့အနေနဲ့ကတော့သဘောပေါက်နားလည်ခွင့်ရရှိတာလေးအတွက်ကြောင့်ပါရမီထူးခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်းနဲ့ဘဝတန်ဖိုးကိုအကျိုးရှိရှိအဆုံးချပြည်လို့တဲ့သန္တာတတ်တယ်မိမိတို့ရဲ့ဘဝအမှန်ကိုသိအောင်ဦးသိနေတဲ့ဒီတရားကိုခေါ်ရတော်တဲ့ဖြစ်ပါလေဒီနေ့ဒီနေ့မိမိတို့အနေနဲ့ဒီတရားကိုနားကြားခွင့်ရတဲ့အခါမှာမိမိတို့အနေနဲ့ဘဝလက်တောင်းကိုပြောင်းပြစ်မယ်ဆိုတဲ့သန္တာတတ်တယ်ဖြစ်ပေါ်လာတယ်ဆိုရင်တုံ့တုံ့ပြန်ဖြစ်တာလေဒီတေသူဆိုတာကိုမိမိတို့အနေနဲ့ရင်းရင်းမုံမုံနဲ့ဝိရိယဆိုတဲ့တဘာဝကိုဘက်ကင်ပြုပြီးတော့မိမိတို့အနေနဲ့ဒုစရအထုတာကိုလိုပါပဲလို့ပြောပြတော့ပါမယ်နော်ဟုတ်ပြီဘာသာမို့ဘုရားတို့လူဘဝလူတန်မှုကိုရုပ်ဆောင်ပြီးတဲ့တရားကိုကြည့်လိုက်တဲ့အခါမှာတဏ္ဍဆိုတဲ့လူတင်တက်မဲ့တရားကိုမသိရဘူးလားမိမိတို့ရဲ့ဘဝကိုဒုစရတဲ့ဒုစရအာလုံးကတော့ဒုစရကြတယ်လို့ကြောင်းမမှန်ဘူးလားဒါပေမဲ့မိမိတို့ဘဝကိုရရှိထားတဲ့ပုဂ္ဂိုလ်များလောကသူတွေလောကကြီးကိုဖြစ်ပေါ်စေတဲ့ဒီအာယတနသဘောကိုရရှိထားတဲ့ပုဂ္ဂိုလ်များဒီအာယတနကိုရရှိသေးကောဒဏ္ဍာရဲ့အလိုတဏ္ဍာတွေဖြစ်ပေါ်လာတဲ့အတွက်ကမိမိတို့ရဲ့ဘဝတန်ဖိုးကိုရှိအောင်ပြုကျင့်တော်ကြလည်းပဲမိမိတို့ရဲ့ဘဝကိုတန်ဖိုးရှိရှိနဲ့အတုံးချပိုင်ခွင့်ဆိုတာကဒီလောကလုံးမှာရှိတဲ့တရားတွေမရရှိကြဘူးဒနာရဲ့အဲ့ကိုသိကိုဝင်ရောက်ပြီးတော့ဒနာရဲ့ပြည်စုံတွေအစ်စ်တွေပဲဒီဒီတုံးကြီးဘုရားကမြတ်သားပြီးတော့နောက်ဆုံးဒီဝိညာဉ်အစိမ့်ကြီးကိုဘဝစံတန်းမှုကိုကုံလွန်စေပြီးတော့အကျိုးမဲ့ဘာမဲ့ဘဝတန်ဖိုးကိုရှိရှိအတုံးချနေလိုက်တာဘူးဒီနေ့အသက်ကြီးတဲ့ဉာဏ်နာပိဋကတွေအသက်အလေလက်ကြီးတဲ့ဉာဏ်နာပိဋကတွေအသက်အငယ်ငယ်ရရရှိတဲ့ပုဂ္ဂိုလ်တွေလည်းဒီလူတွေရဲ့ဘဝတန်ဖိုးကိုအကျိုးရှိရှိနဲ့အတုံးစနဲ့ဆိုရင်တော့ဒီလူတွေရဲ့ဘဝလမ်းကြောင်းတွေကိုကြောင်းပြန်တာပုံတို့ပြီးကြောင်းဖို့ရအချိန်ဟာရောက်ရှိလာပြီလို့ပြောမယ်ဆိုရင်ပြောလို့ရဘူးလားဟုတ်ပြီဒါနဲ့ဘုရားတို့အနေနဲ့ဘဝရရှိခြင်းဆိုတဲ့တန်ဖိုးဘဝရရှိခြင်းဆိုတဲ့နှစ်သာရကိုကြောင်းပြခြင်းတဲ့အတွက်ကြောင့်ဘုရားလည်းပဲဘုရားရဲ့ဘဝနေထိုင်မှုပုံစံကိုကြောင်းပြခြင်းတောင်ဖြစ်ပါလေဘုရားရဲ့ယနေ့တရားနာပြတဲ့အချိန်မှာဘုရားရဲ့တပည့်ဒီလေးလေးရှိနေကြတယ်လို့ပြရပါတယ်လူတွေဘဝနေတိုင်းမှုပုံစံဘယ်လိုပုံစံရှိခဲ့တယ်ဆိုတာကိုဒီနေ့တရားတော်ပြည့်စက်အသေးကဦးဇင်းရဲ့ဒီနေ့ဒီချက်နဲ့ပုံကူများနဲ့
တတိတေနိသတိတေပုဂ္ဂိုလ်ဤအလုံးတိတေတလားပိတံသာမဘုဒ္ဓဘောကလူလောကထဲမှာနေထိုင်ခဲ့တဲ့အချိန်တုန်းကလည်းပဲလူဘဝကိုတန်ဖိုးရှိရှိနေနေခဲ့တာပါပဲဒီနေ့တတိတေအလုံးလေးလည်းဘုဒ္ဓအလိုမျိုးရည်ရည်နေတဲ့အချိန်တုန်းကဘုဒ္ဓဘောကိုအာဇာကောအာဇာနေတဲ့ပုဂ္ဂိုလ်ဤညာစွာရှိခဲ့တာပါအဲ့ဒီလိုဘဝကိုငါတို့ရအောင်ကြိုးစားမယ်ဆိုတဲ့ဒီမှန်ချက်တွေထားပြီးတော့ကျောင်းသားနေတဲ့ပုဂ္ဂိုလ်တွေလည်းဒီလောကကြီးသံဃာပိဋကတ်ရှင်တော်ပေါင်းဝင်ခဲ့တယ်။ပေါင်းဝင်နေတယ်ပေါင်းဝင်လက်ဆက်ဖြစ်နေတယ်လို့ဒီလိုသဘောပေါက်တယ်။သံဃာရှိရဲ့ဘောကနေနိုင်မှုဘုရားနဲ့နေနိုင်ခဲ့တော်ညာလေးပဲ။အများကျုပ်ကိုရက်ဆောင်ခွင့်ဆိုတဲ့ဘဝတူကိုရရှိခဲ့တော်ညာလေးပဲ။တကယ်သံဃာရှိတဲ့ဘဝတူမဟုတ်သေးဘူးလို့ဇာနေတဲ့ဇာနားလေသာရင်းအတွက်ကြောင့်ဒီကတော့ရံခဲ့တဲ့ဘဝကြီးကိုရခဲ့တဲ့အသိဉာဏ်လေးနဲ့ရခဲ့တဲ့အသိဉာဏ်လေးတွေကိုရရှိဖို့ရန်အတွက်မိမိရဲ့ဘဝလမ်းကြောင်းကိုရန်သူလမ်းကမှာဇတိခွင့်ရခဲ့တဲ့လူတယောက်ပြည်ပြည်နဲ့လူသားဇံဘုံကိုလူဘဝဇံဘုံကိုအကျိုးရှိရှိနဲ့ရေစေနိုင်ခွင့်ရရှိခဲ့ပြီလို့ဒီနေ့ဉာဏ်တော်သိတဲ့ကိုပြောမယ်ဆိုရင်ပြောနိုင်တဲ့သတိတွေဒီနေ့မှာရှိပြီဒီနေ့ဉာဏ်တော်သိတဲ့ဒီနေ့လည်းဆိုင်တဲ့ဘုရားတို့တော့ကိုတတ်တတ်ကွာလက်ရမယ်လို့တော့ပြောလို့ပါဘူး။လက်နေနေဆိုရင်တော့တိုက်ဖို့စိတ်တုံးပါလေ။လက်နေသေးဘူးဆိုရင်တော့လုံးလုံးလည်းလျားကြီးမိမိတို့အနေနဲ့မကြိုးစားနိုင်သေးဘူးမဆက်လက်နိုင်သေးဘူးဆိုရင်တော့သနာသက်တွေကိုသဒ္ဒတဲ့သဇ၄တက်တဲ့၄တော့အောင်လုပ်နိုင်တဲ့မိကမဇက္ခံကိုတော့မိမိတို့အနေနဲ့ဝိညာဉ်သေးဖို့လိုဘူးလား။မိကမဇက္ခံဆိုတာကဒီနေ့ကမှပါရမီဆိုတာကတောထဉာဏ်ပြုခြင်းကိုပြောတာလေ။ဒါမှမဟုတ်တော့တမျိုးတစ်မျိုးပြောမယ်ဆိုရင်ပေါ့။တနည်းတွင်အာယုဇေမဆောင်းခွာပြီးတော့နေနိုင်ခြင်းကိုလေနေ့ကမှဇက္ခံနေ့ကမှပါရမီကိုဖြစ်ဖြစ်တယ်လို့ခေါ်တယ်။ဒီနေ့ဒီလောကကြီးထဲမှာဒီတိုင်းသားတွေပုဂ္ဂိုလ်တွေဟာတနည်းတွင်အာယုဇေဓာတ်ထဲမှာနေနိုင်နေကြတဲ့ပုဂ္ဂိုလ်တွေဟုတ်ကြဘူးလား။အာယုတွေကစဲဆောင်နေတဲ့အတွက်မိမိတို့ရရှိထားတဲ့အကြည်ရုပ်တွေကလည်းသနာသက်တွေရရှိထားတဲ့အတွက်ဒီအာယုတွေရှိနေရင်ဒီသနာသက်ကမဆင်းနေဘူးလားဆင်းနေနေတဲ့အခါကျတော့တက်တဲ့ဘယ်အာယုတွေကနေပြီးတော့ဆောင်းခွာဖို့ဆိုတာကဒီလိုမျိုးကမ္ဘာကအာယုတွေသူပြောင်းနေတဲ့ယုတ်ကြီးတာကြီးတွေဖဲမှာနေနိုင်ပြီးတော့မြေကမှဓကံကိုဖြည့်ဆည်းဖို့ရန်အတွက်နေပါမလားဟုတ်ပြီဒါကြောင့်မို့တောတဲ့ယဟန်တို့နိုင်နေဘူးဆိုရင်တောတဲ့ပြီးတော့ဒီမရှင်မိုးနိုင်နေဘူးဆိုရင်မိမိတို့အနေနဲ့မိမိတို့ရဲ့ဘဝကိုတန်ဖိုးရှိရှိနဲ့ဂုံလုံးနေနိုင်ဖို့ရန်အတွက်တန်ဖိုးရှိတဲ့ကမ္ဘာကုန်ကလည်းဆက်မြောက်သောကိလေသာကာမဒုက္ခတွေရှောင်ခွာဆောင်ဖြစ်တဲ့တရားစကားတွေကိုတရားဝင်ပြီးတော့တရားအားထုတ်ဖို့ရန်ကျိုးသားကြောင့်ဒီဟာလူဘဝလူတန်ဖိုးကိုတန်ဖိုးရှိရှိနဲ့အဆုံးချခြင်းလို့ပြောမယ်ဆိုရင်မမှန်ဘူးလားဒါဆိုလို့ရှိရင်အဲ့ဒီလမ်းကြောင်းကိုမိမိတို့ဟာရောက်ခဲ့တဲ့ဘဝကိုရရှိထားတဲ့သူများပြီးပြီတန်ဖိုးရှိတဲ့ဘဝကိုတန်ဖိုးရှိတဲ့ဘဝကလေးချင်အောင်ပြုပြင်ပေးလိုတဲ့တန်တဆက်တွေရှိနေတဲ့သူများပြီးပြီရွေးချယ်ပြီးတော့အချိန်လေးပေးပြီးစူးစမ်းဖို့လိုဘူးလားအလုံးစုံနဲ့ကျူးသားကြမယ်လို့ဦးဇင်းတို့ယုံကြည်မိပါတယ်အလုံးကျူးသားကြမယ်ဟုတ်ဘူးလားဟုတ်ပြီဟုတ်ပြီကျူးသားနေတဲ့ပုဂ္ဂိုလ်တွေကလည်းမိမိတို့ရဲ့ကျူးသားမှုတွေကိုဆက်ပြီးတော့ပြည့်တဲ့ပြည့်စင်မြင့်မြင့်ပြီးတော့သွားအောင်ကိုပြီးတော့အားထုတ်ပေးပါမကျူးသားရသေးတဲ့ပုဂ္ဂိုလ်တွေကလည်းကျူးသားမှုရန်အတွက်မိမိတို့စတင်ပြီးတော့အားထုတ်ကြပါမိမိတို့အသိဉာဏ်လေးနေနေတဲ့ပုဂ္ဂိုလ်တွေဟာလည်းအသိဉာဏ်စတင်ပြီးတွင်လဲလာကြပြီဖြစ်တဲ့အတွက်မိမိတို့ရဲ့ဘဝကလေးတွေကိုတန်ဖိုးရှိရှိနဲ့ရည်ချယ်ပြီးတော့တန်ဖိုးရှိရှိနဲ့ရှောင်လန်းနေဘဝလေးတစ်ခုဖြစ်အောင်ကြိုးစားပြီးကြပါလို့ကိုယ်ကတိုက်တွန်းပါတယ်နော်။ဟုတ်ပြီ။ဒါဆိုရင်ဒီဘဝသူတန်ဖိုးကိုရုပ်လျှော့စေအောင်ပြုနေတဲ့ခြေလှယ်နေတဲ့သနာကိုရုပ်လျှော့သွားအောင်ပြပြောင်းသွားအောင်ချုပ်ဆုံးသွားအောင်လုပ်ရမယ်တန်ဖိုးဟာလူဘဝလူတန်ဖိုးကိုတန်ဖိုးရှိဆုံးအတုံးချတဲ့ပုဂ္ဂိုလ်များမှာဘဝရရှိခြင်းနဲ့အတူရှိနေတဲ့တန်ဖိုး
ရှိနေတဲ့ဒါကုန်တရားတွေဖြစ်ပါတယ်။ဒီဒါကုန်တို့မိမိတို့သိပါမှငါလည်းမိမိတို့ရရှိထားတဲ့ဘဝဟာတန်ဖိုးရှိတဲ့ဘဝဖြစ်မှာဖြစ်ပါတယ်နော်။ဟုတ်ပြီ။နောက်တစ်ခု။တန်ဖိုးရှိတဲ့ဘဝကိုတတိတိကံကကွဲပြားအောင်လုပ်ပေးပါတယ်။တတိတိကံကဘလို့မိမိတို့ရဲ့တန်ဖိုးရှိတဲ့ဘဝ မိမိတို့ရဲ့ဘဝကိုဘယ်လိုတန်ဖိုးပြီးကွဲပြားသွားအောင်ခွဲပြားပေးတယ်ကွဲပြားသွားအောင်ပြုလုပ်ပေးတယ်ဒီပိုင်းလေးကိုမိမိတို့အနေနဲ့သဘောပေါက်ဖို့လည်းသိရေးကြီးတယ်ဒါမှဒါနာဒါလည်းမိမိတို့ရဲ့ဒီจิตုံဘဝလေးကိုမိမိတို့ဒီမှန်လမ်းမှန်နဲ့ဖြစ်သိမ့်ရရှိကြမှာဖြစ်ပါတယ်မိမိတို့ဘဝတစ်ခုရလာတဲ့အခါမှာဒီဟိတ်ပြိတ္တိတွေနေတယ်ဒီဟိတ်ပြိတ္တိတွေနဲ့ပြိတ္တိတွေရရှိလ ကိုမြတ်ဘူးကြဘူးလားဟုတ်ပြီဒါမှမိမိတို့ရဲ့ဘဝတံပိုးကိုကွဲပြားစေတဲ့ပြိတ္တိအကျိုးတွေပဲဒါတွေကိုသိရှိမယ်ဆိုလို့ရှိရင်မိမိတို့ရဲ့အစိတ်ကဘယ်လိုမျိုးကံတွေကိုတည်ဆောင်ခဲ့တယ်မိမိတို့ဟာဒီဘဝမှာဘယ်လိုပြိတ္တိနဲ့ဘဝရရှိတာတွေဆိုတာကိုလည်းမိမိတို့အနေနဲ့သင်ရင်ခွင့်သုံးသပ်ခွင့်ရရှိကြမှာဖြစ်လို့မိမိတို့ဒီဘဝတည်ဆောင်တဲ့ကံကလေးတွေကိုလည်းဒီလိုလူစဉ်နဲ့ပြိတ္တိကံဖြစ်စီရဲ့အချက်ကိုပြုတ်ပြင်းကြောင်းလဲသိနိုင်ကြမှာဖြစ်တဲ့အတွက်လူဝလူတံဘိုးတွေဟာကံတွေကိုပြုတ်ပြင်းကြောင်းလဲသိလိုက်တယ်ဆိုလို့ရှိရင်မကြောင်းလဲသွားနိုင်ဘူးလားဟုတ်ပြီဒီနေ့ပြိတ္တိပြိတ္တိနေလာကြတယ်ဆိုတာကဒီတရားကိုစတဲ့ဒီမှာဦးပင်ပြောခဲ့တဲ့အတိုင်းပဲဒီလိုပြီးခဲ့တဲ့အသိဘဝဒီကံဤအချိန်မှာကုသိုလ်ကံအာယုံကိုအာယုံပြုခဲ့ကြတဲ့အတွက်ကြောင့်လူဘဝကိုသင်္ဍာတက်နေနေတဲ့ဒနာကဆင်းရဲထားတဲ့အတွက်ကြောင့်ဒီကံဝန်တဲ့မှာပြိတိပြိလေးဆိုတဲ့အကျိုးရလဒ်ကိုရရှိနိုင်ခဲ့တာဖြစ်ပါတယ်။အဲဒီဒီလိုဒီကံဤအချိန်မှာယူလိုက်တဲ့ကံကိုထူထောင်ခဲ့တဲ့အသိဘဝကာလတစ်ခုတစ်ခုမှာပေါ့။ဒီလိုအဲဒီကံကိုထူထောင်နေတဲ့အချိန်မှာကံကြီးအကျိုးကိုယုံကြည်တဲ့စိတ်ကိုအခြေခံပြီးတော့ကုသိုလ်ကံကိုပြုတယ်။အဲဒီကုသိုလ်ကံကိုမပြုခင်မှာပုပ္ပဒေသနာဆိုတဲ့ကုသိုလ်ကံမပြုခင်မှာဖြစ်ပေါ်နေတဲ့ဝန္တာနေတဲ့စိတ်တွေမရှိကြဘူးလား။ဟုတ်ပြီ။ပြုပြီးတဲ့နောက်မှာလည်းပရဒေသနာလို့ခေါ်တဲ့ဒီကုသိုလ်နဲ့ပတ်သက်ပြီးပြန်လည်တွေးလိုက်တိုင်းမှာဝန္တာပိဋိတွေဖြစ်နေတဲ့ဖြစ်နေတယ်မဖြစ်နေကြဘူးလား။ဟုတ်ပြီ။ကံကြီးအကျိုးကိုယုံကြည်တဲ့ကမ္မသက္ကတာသမာဓိတိဆိုတဲ့ဉာဏ်နဲ့ရှေ့နောက်မှာကုသိုလ်ကံလေးကိုဆံရံပြီးပြုလိုက်တဲ့ဒီကုသိုလ်ကံကဒီကံဒီမှာအကျိုးပေးလိုက်ပြီဆိုရင်တော့အဲ့ဒီကံကအကျိုးပေးလို့ဒီကံဝန်ထဲမှာပြိတ္တိတည်လာတဲ့ပုဂ္ဂိုလ်ဟာပြိဟိတ်ပြိတ္တိနဲ့ပြိတ္တိတည်လာတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်လို့ခေါ်ပါတယ်ပြိဟိတ်ပြိတ္တိနဲ့တည်လာတဲ့ပုဂ္ဂိုလ်ဆိုတာကမြင်ရှင်ပြီးတော့ပြိတ္တိတည်လာတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်တနည်းပြောရင်အာလောဘအာဒေါသအာမောဟဆိုတဲ့ဒီစိတ္တိတွေနဲ့မိမိတို့ဟာဘဝကိုရရှိပါလေလို့ခေါ်တယ်။နောက်တစ်ခုတချို့ပုဂ္ဂိုလ်များကုသိုလ်ကောင်းမှုကိုပြုတဲ့အခါမှာကံကံရဲ့အကျိုးကိုယုံကြည်တဲ့ကမ္မတက္ကရာသမာဓိကြီးကတော့မိမိတို့မှာသင်္ချာရှိနေကြတယ်။ဒါပေမဲ့ဒီကုသိုလ်ကံကိုမပြုခင်လေးမှာဒီလိုရဲ့စိတ်တွေကမကြည်နေနေတော့ဘူးလောဘတွေဖြစ်နေတယ်ဒေါသတွေဖြစ်နေတယ်ကြောမာခြင်းနဲ့စိတ်တွေကရှိနေကြတယ်ဒီကုသိုလ်ကံကိုပြုပြီးတဲ့နောက်မှာလည်းကြောမာလူတွေလောဘစိတ်တွေရှိနေတယ်ဒီကုသိုလ်နဲ့ပတ်သက်ပြီးတော့ပြုမိလိုက်တယ်ဒါကြီးပြုမိလိုက်တာကတော့မာနရဲ့ဆိုတဲ့ဒေါသတရားတွေကလည်းဖြစ်နေတယ်ဒီလိုမျိုးအကုသိုလ်ကံတွေဆင်းရဲထားလို့ရှိနေတော့ဒီကုသိုလ်ကံဟာရက်တဲ့စိတ်ပြိတ္တိမဟုတ်တော့ဘဲနဲ့ဒီအမကပုဂ္ဂိုလ်ဒီအမကကံကိုပြုစုပြောထောင်တဲ့ပုဂ္ဂိုလ်ဖြစ်သွားပါလေ။လောကံကမိမိတို့ရဲ့ဒီကံဤဒီမှာခေလို့ဒီကံကိုအာရုံယူပြီးတော့ပြိတ္တိကြီးလာတဲ့ပုဂ္ဂိုလ်တွေဟာဒီဟိတ်တိတ္တိလို့ခေါ်တဲ့ဉာဏ်မရှိလေးနဲ့ဉာဏ်မပါဘဲနဲ့ဘဝရရှိကြတယ်လို့ခေါ်ပါတယ်။ဟုတ်ပြီ။နောက်ပုဂ္ဂိုလ်တစ်မျိုးရှိတယ်။ကလေးသူငယ်လေးကုသိုလ်ဒါနပြုတဲ့အခါမှာဖြစ်တဲ့ပုံစံမျိုးပေါ့ ကုသိုလ်ကောင်းမှုရဲ့အကျိုးကိုကောင်းစွာနားမလည်ဘူး။ကံကံဤအကျိုးကိုနားလည်တဲ့စိတ်မရှိဘူး။အဲ့လိုစိတ်မရှိတော့နားလည်ရင်အဲ့ဒီကံရဲ့အရှိတဲ့နောက်မှာဝမ်းသာတသာဖြစ်နေတဲ့စိတ်တွေကဆင်းရဲထားတယ်။အဲ့လိုဆင်းရဲထားတဲ့ကုသိုလ်ကံကိုတော့ဒီဟိတ်ပရိသေရိကိုအကျိုးပေးနိုင်တဲ့ကံလို့ခေါ်ပါတယ်လူပရိသေရိလူကံကဒီကံဒီအချိန်မှာအကျိုးပေးခဲ့ပြီဆိုရင်တော့မိမိတို့ရဲ့ပရိသေရိစိတ်ဟာလည်းဒီဟိတ်ပရိသေရိကိုရရှိလာတဲ့ပုဂ္ဂိုလ်အာလောဘအာဒေါသနှစ်ခုဒီတာရှင်ရဲ့ပရိသေရိလို့ခေါ်ပါတယ်တခါတူသောပုဂ္ဂိုလ်များကတော့စိတ်တစ်ပါးမှမရှင်မဲနဲ့ဘဝရရှိလာကြတယ်ဒီလိုပုဂ္ဂိုလ်တွေကတော့လောကကြီးမှာအလွန်တရာနှေးပါးပါတယ်။ဝိညာဉ်ကလေးကစံနေတဲ့ပုဂ္ဂိုလ်တွေ၊ဝိညာဉ်ကလေးကအနေနဲ့ပုဂ္ဂိုလ်တွေ၊ဝိညာဉ်ကလေးကခန္ဓာကိုယ်ကမပြည့်စုံမဲ့ချွတ်ယဉ်နေတဲ့ပုဂ္ဂိုလ်တွေပေါ့။ဒီလိုပုဂ္ဂိုလ်တွေဟာအများအားဖြင့်အာဟိတ္တိတ္တိနဲ့ပရိသေတိကြီးလာတဲ့ပုဂ္ဂိုလ်တွေပဲဖြစ်ကြတာလေ။ဒီလိုတိဟိတ္တိတ္တိ၊ဒီဟိတ္တိတ္တိ၊အာဟိတ္တိတ္တိဆိုတဲ့ပရိသေတိကံတွေကဘုရားတန်ဖိုးကိုခေတ္တဖြစ်တဲ့အကြောင်းရင်းနဲ့ပါလေပါနေတယ်ဒါကြောင့်မို့ဒီလိုဒီဟိတ်ဒီဟိတ်အာဟိတ်ပြိတ္တိတွေရဲ့ခွဲပြားမှုကိုဒကာဒကာမတွေနဲ့နားလည်နေသလိုရှိရင်မိမိတို့ရဲ့ဒီနေ့ပြည့်စုံတဲ့ဘဝလေးကိုအကျိုးရှိရှိနဲ့ပို့ပြီးတော့အတုံးချနိုင်ကြမယ်လွတ်ဆောင်နိုင်ကြမယ်ဖြစ်တယ်ဒါကြောင့်မို့မိမိတို့အနေနဲ့ဒီဟိတ်ပြိတ္တိတွေနဲ့အကျိုးပေးခြင်းနဲ့ဆိုလို့ရှိရင်တော့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်နဲ့ကုသိုလ်ကံတွေကိုပြုစုပြုတော်မှုလိုတယ်မိမိတို့ရဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်နဲ့ပြုတဲ့ကုသိုလ်ကံတွေအရှင်းအောင်မှန်နေတဲ့ဝမ်းသာတသာဖြစ်နေတဲ့စိတ်တွေနဲ့ဉာဏ်ရထားပြီးဖို့မလိုဘူးလားဒါဆိုလို့ရှိရင်မိမိတို့အနေနဲ့ကုသိုလ်ကံတော့ပြုတယ်ကံကံရဲ့အကျိုးတရားကိုယုံကြည်တဲ့ကုသိုလ်ကံပြည့်ရင်ကုသိုလ်ကံရဲ့အကျိုးနဲ့မိမိတို့ခံစားရမယ်ဆိုတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့စိတ်တော်ရှိနေတယ်ဒါပေမဲ့ဒီကုသိုလ်ကံရဲ့အရှင်းအောင်မှအဘိဓမ္မာကံတွေကဆင်ရဲထားကြတယ်ဆိုလို့ရှိရင်မိမိတို့ပြည့်တဲ့ပြည်နဲ့ပြည့်တဲ့နေပြည်တော်ညာလေးနဲ့ဒီပြည့်တဲ့ပြည်နဲ့ပြည့်တဲ့ပြည်နေလာကြမှာဖြစ်ပါတယ်နော်ဒါဆိုလို့ရှိရင်မိမိတို့အနေနဲ့ပြည့်တဲ့ပြည်ပြည့်တဲ့ပြည်ကိုနေပြည်တော်ဆိုရင်တော့မိမိတို့ရဲ့ကုသိုလ်ကံတွေကိုပြုစုပျောထောင်တဲ့အခါမှာမိမိတို့ကိုယ်ကမိမိတို့အနေနဲ့မမှန်ကန်ကန်နဲ့သလုံးသေးတဲ့ကိုပြုစုပျောထောင်ပေးဖို့လက်ညှိုးပေးဖို့မလိုဘူးလားဟုတ်ပြီဒါကြောင့်ဘုဘယ်လိုမျိုးဒီသရစ်တရေကံတွေကဘဝတန်ဖိုးကိုဖိနှိပ်ပေးနေတယ်လို့ပြောနေဆိုရင်ပေါ့ဘုရားဆရာရှင်ဘုရားပြတော်မူပြီးတဲ့နောက်မှာဘုရားရှင်ဝိမုတ်တိသန္တာလို့ခေါ်တဲ့ဘယ်နဲ့တဘုသန္တာကိုခံစားပြီးတဲ့နောက်မှာမိမိသိုးသွင်းပြီးတဲ့တရားတော်တွေဟာခက်ခဲရင်းရင်းနဲ့သိုးသွင်းပြီးတော့သိလာရတဲ့တရားတော်တွေဖြစ်တဲ့အတွက်တရားမဟုတ်တော့ဘူးလို့ဒီလိုသိတဲ့ပြင်ဖြစ်ခဲ့ဘူးလားဖြစ်ခဲ့တယ်ဒီသိတဲ့ပြင်ကိုသိတဲ့အတွက်သံတတိဇမာကနေပြီးတော့ဇမာပြင်ကနေဇမာပြင်ကနေလူပြင်ကိုဆင်းလာပြီးတော့မြတ်စွာဘုရားလောကကြီးမှာမြတ်စွာဘုရားကျိုးသိတဲ့တရားတော်တွေကိုသိနိုင်ဆန်းတဲ့ကိလေသာနေတဲ့ပုဂ္ဂိုလ်တွေလောကမှာရှိကြပါတယ်ဒီညဉ့်မှာကိလေသာမျိုးတွေနည်းနေတဲ့ပုဂ္ဂိုလ်တွေလောကမှာဆင်းရဲရှိနေကြပါတယ်။မြတ်စွာဘုရားရှင်တရားမဟုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်တွေဟာသုံးရှုံးခြင်းပြုတာဖြစ်ကြတော့မယ်မြတ်စွာဘုရား။မြတ်စွာဘုရားတရားဟောတော်မူပါလို့သုံးချိန်တိုင်းတိုင်းမြတ်စွာဘုရားရှင်ကိုရှောက်ထားရင်တည်းကြောင့်တတိယအချိန်ကြောင့်မြတ်စွာဘုရားရှင်လည်းပဲတရားဟောမယ်ဆိုတဲ့စိတ်ကိုစစ်ပေပြီးတော့တရားကိုဟောကြားခြင်းဆိုတဲ့အထွတ်မှုကိုဒါနဲ့တက45ပါးတော့ကျူးသားအထုတ်ကြတာမဟုတ်ဘူးလား။ဟုတ်ပြီ။အဲ့လိုတရားဟောကြားမှုကိုပြုမယ်ဆိုတဲ့အချိန်မှာမြတ်စွာဘုရားဗာမိတယ်လေ။ဘုရားရှင်နိဗ္ဗာန်ဆိုတဲ့စကားကြီးကိုဖွင့်ပြလိုက်ပါပြီ။ဘုရားတရားဆိုတဲ့ဒီယတနာနှစ်ပါးပေါ်မှာယုံကြည်မှုဆိုတဲ့သတ္တန်တရားကိုသင်တို့သင်ချပြကြပြီတော့လို့ဒီလိုမြတ်စွာဘုရားရှင်ကာသာလေးနဲ့မေတ္တာဆက်တာဖြစ်ပါလေ။မိဘဆိုတဲ့စကားကြီးကိုဖွင့်လိုက်ပါပြီလို့ဒီလိုပြောလိုက်တဲ့စကားဟာ ပရိသေကံရဲ့ဇူးတွေကွဲပြားမှုကိုပုံညွန်ပေးတဲ့တရားတစ်လုံးနဲ့ဖြစ်နေတယ်။မိသားစုကားကြီးကိုဖိနှိပ်နိုင်တဲ့ပုဂ္ဂိုလ်တွေဟာတနည်းဒီဘဝမှာမိသားစုမျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်ဆိုတာကဒီပရိသေနေလာတဲ့ပုဂ္ဂိုလ်များအနေနဲ့ကတော့ဒီဘဝမှာမဉဏ်ပူဉဏ်ကိုစိုက်နိုင်တဲ့သဘာဝမရှိတော့ကြတဲ့တရားဓမ္မကိုစူးစမ်းအားထုတ်နေဆိုလို့ရှိရင်ပါရမီပြည့်မြောက်နိုင်တဲ့ပုဂ္ဂိုလ်များဖြစ်တာပါပဲ။ဒါကြောင့်မို့ပရိသေကံဟာမိမိတို့ရဲ့ဘဝတန်ဖိုးကိုမခွဲခြားပေးနိုင်ဘူးလား？ဟုတ်ပြီ။ဒါဆိုလို့ရှိရင်မိမိတို့အနေနဲ့တိရိပရိသေနဲ့ပရိသေနေလာတဲ့ပုဂ္ဂိုလ်တွေဖြစ်နေဆိုလို့ရှိရင်မိဘတော်ကြီးကိုဖွင့်နေနိုင်တဲ့ပုဂ္ဂိုလ်တွေမဟုတ်တာဘူးလား？ဒါဆိုလို့ရှိရင်အဲ့လိုပရိသေနဲ့နေလာဒီကံမှာမိမိတို့ကမိဘတော်ကြီးကိုဖွင့်နေနိုင်တဲ့ဒီလသမာဓိဉာဏ်သိက္ခာသုံးရပ်ကိုစိတ္တံကျိုးကုတ်အားထုတ်ခွင့်ဆိုတဲ့အခွင့်အလမ်းကြီးကိုလက်တွေ့ပိုင်ပိုင်ရရှိအောင်မကြိုးစားဘူးဆိုလို့ရှိရင်ဒီဒိဋ္ဌိတွေနဲ့လေလာတဲ့အကျိုးရလဒ်ကိုတန်ဖိုးရှိရှိနဲ့အဆုံးသတ်အခွင့်ရလိုက်တဲ့ပုဂ္ဂိုလ်ကြီးဖြစ်သွားတော့မလား？ဟုတ်ပြီ။ဒီဒိဋ္ဌိတွေနဲ့ဒိဋ္ဌိတွေလေလာတဲ့ပုဂ္ဂိုလ်ဆိုတာကသမာဓိကိုတည်တော်မယ်ဆိုလို့ရှိရင်ဉာဏ်တော်ရဲ့သမာဓိကိုသိနိုင်တဲ့ပုဂ္ဂိုလ်များသာဖြစ်တာပါတယ်။ယုံဉာဏ်တွေကိုလည်းတဲ့ဆက်ကြံသနာနဲ့သုံးလင်းပြီးသိနိုင်တဲ့ပုဂ္ဂိုလ်တွေသာဖြစ်တာပါတယ်။ပြည့်ပြပိကဉာဏ်လို့ခေါ်တဲ့အတိတ်ဘဝကပြုခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ဒီဘဝမှာသူ့ဘဝရရှိတယ်ဆိုတဲ့ကံကံရဲ့အကျိုးတရားကိုကိုယ်နဲ့မျက်မှောက်သုံးလင်းပြီးသိနိုင်တဲ့ကျိုးသားအတုကိုပြုနိုင်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်တာပါတယ်။အိဒါဒုက္ခအနတ္တလက္ခဏာဤသုံးဉာဏ်သင်ပြီးတော့သင်္ကေတဤဝိပဿနာရှုပြီးမြင့်မြတ်ဘုံဉာဏ်ဆိုတဲ့နိဗ္ဗာန်တရားကြီးကိုဖွင့်နေနိုင်တဲ့ဗာလမီကံတွေအားလည်းပဲမိမိတို့အတိတ်ကပြုတော်ခဲ့တဲ့ကံတွေကအားကောင်းနေနေသလို့ရှိရင်ဒီဘဝမှာရရှိနိုင်တဲ့ပုဂ္ဂိုလ်တွေသာဖြစ်တတ်ပါလေ။ဒါကြောင့်မို့ဒီရဲ့ပြည့်တည်းနဲ့လေလာတယ်လေလာဘူးဆိုတာကမိမိတို့သမာဓိဆိုတဲ့သမာဓိစကံကိုစိတ်တန်ကျိုးထုတ်အားထုတ်မယ်။သမာဓိစိတ်တည်ဆိုတဲ့စိတ်တန်ကိုစိတ်တန်ကျိုးထုတ်အားထုတ်ပြီးရပါမှာ။စိတ်တန်ကျိုးထုတ်အားထုတ်ခွင့်ကိုပေးပါမှာရနိုင်မှာမဟုတ်ဘူးလား။ဒါဆိုရင်အဲ့ဒီလိုမျိုးမိမိတို့မှာပါလာတဲ့ပါရမီတွေကလက်တွေ့ကျကျစိတ်တန်ကျိုးထုတ်အားထုတ်ခြင်းဆိုတဲ့ခွင့်လန်းကိုမပေးနိုင်ဘူးဆိုလို့ရှိရင်မိမိတို့ရဲ့အတိတ်ဘဝကပြုတော်ခဲ့တဲ့ပါရမီကံတွေရဲ့ဆောင်းဝန်းကိုနားလည်တဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်ပါမလား။တောင်းဝန်သိတဲ့ပုဂ္ဂိုလ်ဟာတောင်းဝန်ရှိတယ်တဲ့ဟုတ်ပြီနော်မိမိတို့ရဲ့ဘုံကံပါရမီကိုမိမိတို့ကသိတင်ကြတယ်ဆိုရင်မိမိတို့ရဲ့ဘုံကံပါရမီကိုမိမိတို့ကဖွင့်လင်းသွားအောင်ဈာန်ဖွင့်သိတယ်ဆိုရင်တော့လက်တွေ့ရှင်းတဲ့ကျိုးကိုအားထုတ်ခြင်းမှလွယ်ပြီးတော့လုပ်လို့ရပါမလားဟုတ်ပြီဒါဆိုလို့ရှိရင်တိရိပ္ပတ္တိနဲ့ပြိတ္တိနေလာတဲ့ပုဂ္ဂိုလ်ဟုတ်မဟုတ်ဆိုတာလည်းပဲကံတန်းချောင်းတွေကိုသွားပြီးတော့ရသော်များစိတ်တွေလိုတဲ့စိတ်တွေကိုရသော်များယူစားတဲ့အတိုင်းစိတ်ဉာဏ်တွေရအောင်ကြိုးစားအားထုတ်ဖို့တော့မလိုဘူးလား？ဟုတ်ပြီ။ဒီပြိတ္တိနေတဲ့ပုဂ္ဂိုလ်တွေဟာလည်းအားမကြော့ကြမလိုပါဘူး။ဒီပြိတ္တိနေတဲ့ပုဂ္ဂိုလ်တွေအနေနဲ့သမာဓိလို့ခေါ်တဲ့အိမကဆက်နဲ့နေတဲ့သမာဓိကိုမဆိုင်နိုင်တော့ညာလဲပဲဥပ္ပဒါရသမာဓိလို့ခေါ်တဲ့ရသမာဓိလောက်ကနေတဲ့သမာဓိလောက်ကြည့်တော့ရနိုင်တယ်လို့ဒီနေ့ကျေးဇူးတော်ရင်ပေါ့ပြန်တော်ကြီးနဲ့ဦးဇင်းတို့တရားနဲ့ပတ်သက်ပြီးသိလေးမြင်တဲ့အခါမှာမိတ်ဆိုတော်မူခဲ့ဥပါတယ်ဒါကြောင့်မို့ဓကမထာလို့ခေါ်တဲ့ဥပ္ပဒါရသမာဓိကိုစိုက်နိုင်တဲ့ကမထာမျိုးတွေသစ္စာပြန်ဟောကြားတော်မူခဲ့ပါတယ်အဲ့လိုကမထာမျိုးတွေကိုသိကြံတုတ်ကုတ်အားထုတ်လိုက်ရင်ဆိုရင်လည်းအပ္ပနာသမာဓိလို့ခေါ်တဲ့သမာဓိနောက်ကိုကပ်နေတဲ့ဥပ္ပဒါရသမာဓိကိုစိုက်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့ယုတ်တိဉာဏ်ဉာဏ်လို့ခေါ်တဲ့ပရမတ်သဘောတရားတွေကိုသိစိတ်တည်နာအားထုတ်နိုင်တဲ့ချိုးထင်းပြီးသိနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါတယ်ဝိပဿနာဉာဏ်တွေလည်းပဲအထက်လျောက်ဖြစ်နိုင်တဲ့ပုဂ္ဂိုလ်များသာဖြစ်ကြပါတယ်လို့ဆရာတော်များအနေနဲ့ဒီလိုကိုပြောမူခဲ့ဘူးပါတယ်ဒါကြောင့်မို့ဒီနေ့ဉာဏ်နဲ့ပြည့်စုံတဲ့အနေနဲ့ကမိမိတို့ရဲ့ဘဝကိုတန်ဖိုးရှိရှိနဲ့မိမိတို့ကကုန်လုံးသိနေမိမိရဲ့ဘဝကိုမိမိတို့ကတန်ဖိုးရှိနေတယ်ဆိုလို့ရှိရင်တော့ဒီလောကကြီးတွေကိုကျွန်တော်ပြေးဖို့မလိုဘူးလား？ဟုတ်ပါဘူး။ဟုတ်ပြီ ဒီပြည်တွေနဲ့အကျိုးမင်းကိုဆိုတဲ့အပိုင်းကိုနောက်တနည်းပြန်ပြီးပြောမယ်ဆိုရင်ပေါ့မိမိတို့အနေနဲ့ဒါနမှုကိုပြုနေတဲ့အချိန်အဲ့လိုအချိန်လေးတွေမှာမိမိတို့ကရုပ်ရှင်နဲ့တောင်းတရားအကျိုးတရားတွေကိုဒိဋ္ဌဒုက္ခအနတ္တလက္ခဏာကြီးသုံးဉာဏ်သင်ပြီးတော့သင်္ကေတိဝိပဿနာရှုပြီးတော့ဒါနမှုကိုပြုမယ်ဒီလိုပြုနေတဲ့အချိန်ဟာဒီမတန်ဆက်ညက်နေတဲ့ကုသိုလ်ကံအချိန်တွေရှိနေတဲ့အချိန်လေးဖြစ်တယ်ဒီမတန်ကမှလည်းဒီလိုတရားတော်တွေကိုသုံးသပ်ပြီးသိပြီးဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ကုသိုလ်ကံကိုမပြုခင်နဲ့ပြုပြီးတဲ့နောက်မှာလည်းဘဝတာနေတဲ့ဖြစ်တယ်ကတပတ်ပတ်ဖြစ်နေတာမှာဖြစ်တဲ့အတွက်ဒီလိုရုပ်နေတဲ့တောင်းတရားအကျိုးတရားတွေကိုလိစ္ဆာတုကအနတ္တလက္ခဏာကြီးသုံးသပ်ပြီးသင်္ကေတိရှုခွင့်ပြုပြီးတော့မတန်နေတဲ့ပြုပြီးတဲ့နောက်မှာဝန်တာတဲ့ဖြစ်ဖြစ်နေတဲ့ကံကအကျိုးပေးမယ်ဆိုရင်လည်းဒီအိတ်တိတ်ကလေးကိုအကျိုးပေးတာမှာဖြစ်ပါလေ။ဒါကြောင့်မို့မိမိတို့အရင်နဲ့ဒီလိုဒီအိတ်တိတ်ကလေးတည်ခွင့်ဆိုတာဟာဒီဘဝမှာတကယ်လို့များမိမိတို့ကဒီအိတ်တိတ်ကလေးနဲ့တည်လာကြတယ်ဆိုရင်လည်းဝမ်းနည်းပြန်ရှိလား။မိမိတို့အရင်နဲ့ဒီအိတ်တိတ်ကလေးတည်အောင်မိမိတို့ရဲ့ပြည့်စုံတဲ့ဘဝလေးကိုလမ်းကြောင်းပြောင်းပေးနိုင်မယ်ဆိုရင်မရနိုင်ဘူးလား။ဟုတ်ပြီ။ဒီလိုကြတဲ့နေ့ခွင့်ကိုဦးသိန်းတို့ကလက်တွေ့ပေးလို့ရလား။ဒီလိုကိုယ်တိုင်ကလက်တည်ကြကြလာပြီးယူငင်မှရမှာဟုတ်ဘူးလား။ဟုတ်ပြီဦးသိန်းနေနဲ့ဟောပြောရဘုရားဤသာကြီးမှာခုလိုရှိရင်တရားဘာဝနာတွေသိကြံကျုပ်ကိုအားထုတ်နေတဲ့နိုင်ငံသားနိုင်ငံသားသူယောဂီတွေယောဂီယောဂီရှင်ယောဂီလူယောဂီစတဲ့ယောဂီမျိုးစုံကိုတရားပြသပေးနေတာခုလိုရှိရင်သုံးနှစ်ကိုလည်လာပြီ။ဒီနေ့ဘိနေကုံမှာရှိနေတဲ့ဥသိရဲ့တတိပြည်နဲ့မတော်မင်ကြသေးဘူးဒီနေ့ဘိနေကုံမှာဒီနေ့တရားတော်ပြည့်စက်ခြင်းကပုဂ္ဂိုလ်ဤနတ်သာကလည်းဒါပြီးတော့တရားအမတုကြသေးဘူးဆိုရင်တန်ဖိုးကြီးတဲ့ဘဝကိုတော့ရခြင်းပါရဲ့တန်ဖိုးကြီးတဲ့လုပ်တွေကိုလုပ်နေတဲ့ပုဂ္ဂိုလ်ဤဖြစ်နေကြပြီးရဲ့နော်ဖြစ်အောင်လုပ်ဖို့မလိုဘူးလားဒီနေ့ကသာဒီဘဝနေထိုင်ဖို့ပုံစံလေးတွေကိုငါတို့ကြောင်းပြစ်တာပဲလို့စိတ်လေးတွေကိုဝင်ယူပေးလိုက်တာသာသာဟုတ်ပြီနော်တန်တူလို့ရှိရင်မိမိတို့ရဲ့ဘဝနေထိုင်ဖို့ပုံစံလေးတွေဟာပြုပြင်ပြောင်းလဲပေးပါမှာတန်ဖို့ရှိတဲ့ဘဝလေးဟာတန်ဖို့ရှိရှိနဲ့ဂုဏ်ဉာဏ်ပေးသာမှာဖြစ်ပါမယ်နော်ဟုတ်ပြီနောက်တစ်ခုလူဘဝတန်ဖို့ကိုမိမိတို့ရဲ့ပရိသေကံကကွဲပြားစေသလိုပဲဒီဘဝတန်ဖိုးကိုမိမိတို့ရဲ့ကံတွေကလည်းဆန့်ဆံပြီးတော့ကွဲပြားစေပါတယ်မိတို့ဒီဘဝရရှိတာတွေဆိုတာကဓမ္မဘဝကိုရရှိတဲ့ပုဂ္ဂိုလ်တွေနဲ့မကြူကြဘူးဓမ္မဘဝပရိသေကိုရရှိတဲ့ပုဂ္ဂိုလ်တွေဆိုတာကကုသိုလ်ကံကိုထိုင်ခံစားတဲ့ဘုံဘဝကိုရရှိကြတာဖြစ်ပါတယ်ကုသိုလ်ကံအချိန်မကုန်သေးပြီးကုသိုလ်ကံရဲ့အကြောင်းအားလျော်စွာအကျိုးတွေကိုခံစားရတဲ့ဘုံပဲဖြစ်ပါတယ်အပင်လေးဘုံကိုကြည့်လိုက်ရင်ဆိုလို့ရှိရင်အဂုတုကံတွေကိုထိုင်ခံစားရပုံပဲဖြစ်တယ်အဂုတုကံတွေကမကုန်ကြသေးဘူးဆိုလို့ရှိရင်ဒီဘုံပြီးဒီဘုံပြောင်းပြီးတော့အဂုတုကံတွေကိုခံစားကြရတယ်ဘုံပဲဖြစ်တာပါတယ်မိမိတို့လူဘုံဆိုတာကကုတုကံတိုးပြီးလို့လူဘဝရရှိလာကြတယ်ဆိုတာကတော့အမှန်နဲ့ဒါပေမဲ့ပရိသေကံကိုပြောပြကြတာဖြစ်တယ်ပရိသေကံကိုအကျိုးပေးတယ်ဒီအကျိုးပေးတဲ့ကံကိုပြောမယ်ဆိုရင်ကုသိုလ်ကံကြောင့်အကျိုးပေးတာ။ဒါနဲ့ပရိသေနောင်ဘောဓိအကျိုးကိုပေးတဲ့ကံတွေကတော့ကုသိုလ်ကံရဲ့အကျိုးပေးခွင့်ကလည်းရှိနေတယ်လို့အကုသိုလ်ကံရဲ့အကျိုးပေးခွင့်ကလည်းရှိနေပါတယ်။ဒါကြောင့်မို့မိမိတို့ရဲ့ဒီဘဝကလေးမှာတန်ဖိုးရှိနေအကျိုးပေးခွင့်သာဖို့ဆိုတာကမိမိတို့ရဲ့ကံတွေကိုဘယ်လိုပုံစံနဲ့ယူဆောင်ကြတယ်ဆိုတဲ့အတုံးတရားပုံမှာပြီးနေတယ်ကံကိုပြောမယ်ဆိုရင်လည်းကာယကံဝစီကံမနှုတ်ကံဆိုရင်ကံသုံးပါးကိုဆိုလိုရယ်ဒီကံသုံးပါးကိုပြောမယ်ဆိုရင်လည်းရှင်းရှင်းဘဝကပြုစုခဲ့ဘူးတဲ့ကံရှိတယ်လို့ဒီဘဝမှာပြုစုပြောထောင်တဲ့ကံတွေလည်းရှိကြတယ်အကျိုးတစ်စုံတစ်ခုကိုပေးခြင်းဆိုတာကရှင်းရှင်းကုသိုလ်ကံကအကြောင်းရင်းဗရဏဖြစ်တယ်ဒီပြုစုကံထူထောင်တဲ့ကံဆိုတာကအတိတ်ကပြည့်စုံပြောင်းထောင်ခဲ့တဲ့ကံတည်းရဲ့အကျိုးပေးခွင့်ရရှိအောင်အကျိုးပေးခွင့်တောင်းအောင်ဟာရှိအောင်ဆောက်ပံ့ပေးတဲ့သဘောပြတာဖြစ်ပါတယ်။ဒါကြောင့်ဒီကောင်းကိုပြောမယ်ဆိုလို့ရှိရင်ဘုရားတို့သာသနာတော်မှာဒိဋ္ဌိဒါရဉာဏ်ကြီးရဲ့ သာရောဖြစ်တဲ့သန္တတမင်းသားဆိုတာမရှိဘူးလားဟုတ်ပြီဒီသန္တတမင်းသားဟာမင်းမျိုးမှလာပြီးပြိတ္တိပြည်ရတယ်ဆိုတာကအလုံးတရာအောက်ကောင်းတဲ့ကုသိုလ်ကံရဲ့အကျိုးပေးပွင့်ကြောင့်ဖြစ်ပေါ်လာတယ်လို့မပြောနိုင်ဘူးလားအတိတ်ကံလေးမှာအလုံးအောက်ကောင်းတဲ့ကံဆိုတာရှိတယ်သံဃာမြအကျိုးပေးတဲ့ကံဆိုတာရှိတယ်ဒါဆိုလို့ရှိရင်သန္တတမင်းသားမင်းမျိုးမှာပြိတ္တိလာပြီးတော့စီလေဆိုတာကအလုံးတရာအောက်ကောင်းတဲ့ကံရဲ့အကျိုးပေးခွင့်သာတဲ့ဖြစ်တာဖြစ်တယ်လို့ဒီနေ့ကျမ်းစာပြည့်တတ်ပြီးနားလည်ဖို့ပြောပါတယ်ဟုတ်ပြီနော်ဟုတ်ပြီဥစဉ်နဲ့ဒီနေ့ကျမ်းစာပြည့်တတ်အားလုံးဟာမင်းမျိုးမှာလာပြီးလူဖြစ်ခဲ့တဲ့ပုဂ္ဂိုလ်တွေလားဟုတ်ဘူးဒါကြောင့်မို့မိမိတို့အနေနဲ့အဲ့လိုအောက်ကောင်းတဲ့ကံရဲ့အကျိုးပေးခွင့်ကိုရရှိခဲ့တဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလို့ပြောမယ်ဆိုရင်တရားဟောတဲ့ပုဂ္ဂိုလ်လည်းမှန်တယ်ရန်နာပြည့်တဲ့အားဖြင့်လည်းမှန်နေဘူးလားဟုတ်ပြီဒါပေမဲ့အတဏ္ဍမင်းသားဒုလားလောက်လို့ဆက်ချောင်းနေသားအရွယ်ရောက်တဲ့အချိန်မှာဖြူတော်လိုက်တဲ့ကံကိုကြည့်လိုက်တဲ့အခါမှာအလုံးတရာမှရုပ်စုအကြည့်ချန်နေတဲ့ကံကိုဖြူတော်ဖို့ရန်အတွက်ဂျုံသာအတုခဲ့တဲ့ကာလလေးတခုမဟုတ်ဘူးလားဒါနဲ့မင်းသားကိုကြည့်လိုက်လေဆိုလို့ရှိရင်ဒီရဲ့တရစ်တရေနဲ့ပြစ်တရေကြည်လာတဲ့ပုဂ္ဂိုလ်လားဒီပြိတ္တိနဲ့ပြိတ္တိကြည်လာတဲ့ပုဂ္ဂိုလ်လားလို့ဒါကိုခွဲခြားဖို့လည်းဒီချိန်မှာအရေးကြီးလာပါတယ်။ဘုရားတို့အာလုံသားမှုတွေအတိုင်းပဲအသာရတမင်းသားဟာဟောက်ကင်ပေမိဒါရမင်းကြီးကိုမသတ်ဖြတ်ပြဘူးသလိုရှိလို့ရှိရင်တမဏဖလားသူကိုမြတ်စွာဘုရားရှင်ဟောတော်မူတဲ့အခါမှာဒီတမဏဖလားသူကိုနာကြောင်းကိုရာပြီးတဲ့နောက်မှာသောတာပန်အရိယာသလောကောင်ပြည်တဲ့ပုဂ္ဂိုလ်တရားမဟုတ်ဘူးလား။ဒါသလိုရှိရင်ဘိက္ခာဆိုတဲ့တကောင်းကြီးကိုဖွင့်လက်နိုင်တဲ့ပုဂ္ဂိုလ်ဟာသာသနာ့မင်းသားရဲ့ပြိတ္တိမှာမပါလာဘူးလားဒါဆိုလို့ရှိရင်ဒီပြိတ္တိဟာတိဟိပြိတ္တိလားတွိဟိပြိတ္တိလားတိဟိပြိတ္တိဖြစ်တယ်မြန်ရှင်ပြီးတော့ပြိတ္တိဒီလာတဲ့ပုဂ္ဂိုလ်တရားလို့ဒီနေ့ဓာတ်ရလိုက်လို့မရဘူးလားဟုတ်ပြီဒီလိုမျိုးအောက်ကောင်းတဲ့ကံတွေကအကျိုးပေးလို့မင်းမျိုးမှလည်းလူဖြစ်တယ်အရိယာသရောကောင်းဆိုတဲ့သောတာပန်အရိယာသရောကောင်းကိုပြီးနိုင်တဲ့အောက်ကောင်းတဲ့သိရိတ္တိကံနဲ့ဘဝရရှိလာတဲ့လူလဲမှန်တယ်။ဒါပေမဲ့အတိတ်ကံတစ်ခုအဲကိုအာလုံပြီးခိုးလို့ရတဲ့သဘောမရှိပါဘူး။အတိတ်ကံလေဘလောက်ပင်ကောင်းတော်ညာလဲတဲ့ပြိဿုပ္ပံကံညာဝိရိယသတိလို့ခေါ်တဲ့ဒီပြိဿုပ္ပံတယောဂကိုမိမိတို့ကသတိရှိရှိနဲ့ဘုံသမှန်အားထုတ်ခြင်းမပေးခဲ့ဘူးဆိုလို့ရှိရင်ဒီဒိဋ္ဌိရဲ့အကျိုးပေးခွင့်၊ကျိုးပေးခွင့်ဉာဏ်လည်းပဲသူတို့နဲ့စိုက်တန်တဲ့အကျိုးပေးခွင့်ဉာဏ်ရပဲနဲ့အကျိုးပေးခွင့်ဒီကကြောင်းလင်းသွားကြမှာဖြစ်ပါရဲ့။ဒါကြောင့်မို့ဒီနေ့အသာတတ်မင်းသားကိုကြည့်လိုက်ရင်ဆိုလို့ရှိရင်သစ္စာနဲ့သာလွေရောက်တဲ့အချိန်မှာပေါ့ရှင်ဒီဝတ္တလူခေါ်တဲ့ဘုရားသခင်နေတဲ့ပုဂ္ဂိုလ်လို့ခေါ်တဲ့ဦးဇင်းလူသာသနာတော်တွေကမင်္ဂလာအသိဉာဏ်ခင်းနေနေတဲ့ရှင်ဒီဝတ္တရဲ့စေတောင်သိသိမှုကိုခံခဲ့ရတဲ့အတွက်ကြောင့်ဘုပိတုဂာရကကံလို့ခေါ်တဲ့အဖကိုတတ်တဲ့ကံကိုမပြုတ်တဲ့မပြုတ်တတ်တဲ့ကံကိုပြုတ်လို့ပြီးတဲ့ပုဂ္ဂိုလ်တရားဖြစ်နေကြောင်းလင်းသွားခဲ့ရပါတယ်။ဒါကြောင့်လို့ရှင်ဒီဝတ္တကိုကြည့်လိုက်လို့ဆိုလို့ရှိရင်လာဘတက္ကံယဒီလောကဆိုတဲ့လက်နာကဇေယံအစွန်သောယုတိခံရမှုဆိုတဲ့ဒီလိုအကျိုးတရားတွေကိုလိုချင်နေတဲ့ပုဂ္ဂိုလ်ပဲဖြစ်နေတယ်။ဒီလိုအကျိုးတရားတွေကိုမရရှိတဲ့အခါမှာဒီလိုအကျိုးတရားတွေကိုရရှိတယ်၊ရရှိနေတဲ့အတွက်ကြောင့်မို့ကြီးပြရမယ့်ပုဂ္ဂိုလ်ကိုရှာတဲ့အခါမှာဒိဋ္ဌိဒါရမင်းကြီးကိုဘယ်လိုမှကြီးပြဖို့ရမဖြစ်နိုင်ဘူးဆိုတာလည်းသူသိထားတယ်။ဒိဋ္ဌိဒါရမင်းကြီးဆိုတာကသောတာပန်ဒီလေးနဲ့ဘုရားတရားသံဃာဆိုတဲ့ယတနာ၃ပါးမှာမတုံမလုံတော့ဝင်နေတဲ့သစ္စာတရားခိုင်ခတ်နေတဲ့ယုံကြည်မှုရှိနေတဲ့ပုဂ္ဂိုလ်တယောက်ဖြစ်နေပြီဖြစ်တဲ့အတွက်ကြောင့်ဘယ်လိုမှကြောင်းနေတော့အောင်တုံ့တော့အောင်စေဆောင်လို့မရနိုင်တော့တဲ့ပုဂ္ဂိုလ်တယောက်ဖြစ်နေပြီဒီပါလေးပဲရှင်ဒီဝဒကသိနေတယ်အတဏ္ဍသင်္သာကိုကြည့်လိုက်တော့ဘယ်ပဲပြုနေနေသေးတယ်အတိညာဘုသူဒ္ဓတွေကလည်းအလုံးတရားမှနေနေပဲရှိနေကြသေးတယ်။ဒါကြောင့်မို့ဇာရတမင်းသားကိုမင်းဖြစ်အောင်ဆဲဆောင်သိမ့်သိမ့်ပြီးတော့မင်းရဲ့အကူအညီနဲ့ ေသံမြတ်ရှင်ကိုလည်းလူညာတတ်တယ်သရဇမင်းသားကိုလည်းလည်းမြင့်စည်းစဉ်ကိုရရှိအောင်လို့ဖခင်ခင်ကြီးသာရမင်းကြီးကိုတတ်ပြတ်ခံရမယ်ဆိုတဲ့အင်မတန်မှမလျော်တဲ့ဆံကိုတန်ပြီးတော့ဆံယုံနဲ့နေရတဲ့တွင်ပတိကံမြတ်ကာယကံမြတ်အာသုအာတိအာမြတ်ပြည့်တဲ့ပုဂ္ဂိုလ်နဲ့ဖြစ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါလေဒီလိုကံပိုင်းကိုကြည့်လိုက်တော့အတ္တမင်းသားဟာအောက်ကုန်းနဲ့ကံရဲ့အကျိုးပေးခြင်းကိုသာတဲ့အတွက်ကြောင့်မင်းမျိုးမှလည်းလူဖြစ်လာရတယ်။ဒီအပြိတ္တိလို့ခေါ်တဲ့ပြိတ္တိကံကိုလည်းလည်းရရှိခဲ့ရတယ်။ဒါပေမဲ့ဘုရားတို့ကံတစ်ခုတည်းပေါ်မှာမိလို့လို့မရတဲ့အတွက်ကံကိုလုံးလုံးကြီးပုံပြီးတော့အထားလို့မရတဲ့အတွက်ကြောင့်မို့ဉာဏ်ဝိရိယတတိရဲ့အကူပတ်ကိုဘုရားတို့အားလုံးဟာသိပြီးပင်ပေးဖို့ပြောပါမယ်။ဒါကတည်းကမင်းသားဟာငရေညွတ်ညိုနေတဲ့အချိန်ဘုရားတို့ဉာဏ်ပါလေတဲ့သာတိဉာဏ်လို့ခေါ်တဲ့ပရိဒိဋ္ဌိဉာဏ်နဲ့ဘုဝတိဉာဏ်လို့ခေါ်တဲ့ဘုဝတိကာလမှာအတုတ်တဲ့အတွက်ကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်ဆိုပြီးတော့2မျိုးရှိတယ်။ဒါကတည်းကမင်းသားရဲ့သာတိဉာဏ်ကအာကောင်းတဲ့အတွက်ကြောင့်သာတိဉာဏ်ပိုင်းလို့ပြောရင်တော့အလွန်တရာမှအာကောင်းတဲ့ကံကိုထူထောင်ခဲ့တဲ့အတွက်အလုံးစရာအောက်ကောင်းတဲ့အကျိုးကိုရရှိနေတဲ့ပုဂ္ဂိုလ်မျိုးပြောနေပြီ။ဘုဒ္ဓဉာဏ်လို့ခေါ်တဲ့ပြိဿံကံကာလမှာဒေသာတဲ့၊သုတန်တဲ့၊နိဉ္ဇန်တဲ့ပညာရတ္တိအသိဉာဏ်ဘုဒ္ဓရာ၄ခုရှာမိခြင်းဆိုတဲ့ဘုဒ္ဓဉာဏ်ရရှိရတဲ့သူတော်ပဲမရရှိသေးတဲ့အချိန်မှာလူငယ်တဲ့အသိဉာဏ်အောက်ကောင်းတဲ့ဘုဒ္ဓခန်းခန်းတဲ့အသိဉာဏ်တွေမရှိသေးတဲ့အချိန်မှာရှင်ဒီဝိသရဲ့သိသိမှုလည်သာမှုကိုခံရရတဲ့အတက်ကြောင့်ဘုမပြုတ်နဲ့မပြုတ်ထိုက်တဲ့ကံကြီးကိုပြုတ်ပြီးရသားတဲ့အတက်တော့ဒီနေ့တရားနာပြည့်တဲ့သူတော်ကောင်းတွေနေနဲ့လည်းပဲမိမိတို့နေနဲ့ဓာတိဉာဏ်လို့ခေါ်တဲ့ပြိတ္တိဉာဏ်ကအားကောင်းပြီးတော်ကြလည်းပဲဘုဒ္ဓဉာဏ်နဲ့အမိတို့ကဖြည့်ပြီးပြို့လိုပါတယ်ဓာတိဉာဏ်လေးရှိမယ်ဘုဒ္ဓဉာဏ်ကိုလည်းမိမိတို့ကဖြည့်ဆည်းပေးလိုက်မယ်ဆိုလို့ရှိရင်လူတွေတယောက်ဆိုရလောက်အောင်သုံးပေါင်းမိပုဂ္ဂိုလ်လို့ဆိုရလောက်အောင်လောကကြီးမှာအလွန်တရာမှမြင့်မားနေတဲ့အကျိုးဆောင်ခွင့်ဆိုတဲ့အကျိုးဆောင်ခွင့်တွေကိုလက်တွေ့တတ်တာလောကိုင်းတိုင်းနဲ့ရည်ချင်းရှိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ဘဝမှာသံဖို့ရှိလာကြမှာဖြစ်ပါလေ။ဒါကြောင့်လို့ဒီလိုဒီပြိတ္တိနဲ့ဒီပြိတ္တိကသာတိဉာဏ်ရှိခြင်းသာတိဉာဏ်မရှိခြင်းကိုခေတ္တပေးလိုက်တယ်။သာတိဉာဏ်မရှိတဲ့ဒီပြိတ္တိပုဂ္ဂိုလ်ဘယ်ဖြစ်တော်냐လဲတဲ့။ဘုဒ္ဓကာလမှာသင်္ချာတိသင်္ချာဆိုင်တဲ့ဉာဏ်ရည်တွေကိုသင်္ချာမယ်။မိမိတက်ပို့ပြီးတော့ပြီးတဲ့ဉာဏ်ရှိတွေကိုသိက္ခာပြီးတော့မိမိတက်နေနေဆိုင်တဲ့ဉာဏ်ရည်တွေကိုမိမိမယ်သိသိဖို့ပဲသင်ယူမယ်လက်တယ်ရနေမှာဆုံးသောနေစီနေမှာဆုံးသောနေဒီလိုမျိုးကျိုးသားအထုတ်ပြီဆိုလို့ရှိရင်လည်းဒီရေတရတွေနဲ့နေလာတဲ့ဓာတိညာမရှိတယ်မရှိတော့ညာလည်းပဲဒီရေတရတွေရဲ့အကျိုးပေးမှုကြောင့်ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ရင်းဖြစ်တော့ညာလည်းပဲဘုဒ္ဓဉာဏ်ကိုအားဖြင့်ပေးလိုက်တဲ့အထက်ကြောင့်လောကမှာဒီဘုဒ္ဓဉာဏ်ရဲ့အထောက်အပံ့ကြောင့်ဒီပေါ်သုံးတဲ့အောင်မြင်နေတဲ့လောကလူသားတွေနဲ့ညာစွာမှရှိကြပါလေအဲ့ဒီနဲ့ဒီပြိတ္တိနဲ့တိရိပြိတ္တိရဲ့အရင်ချင်းကိုနားလည်သဘောပေါက်နေသလိုရှိရင်တိရိပြိတ္တိရဲ့သဘာဝတိရိပြိတ္တိနဲ့နေလာတဲ့ပုဂ္ဂိုလ်ရဲ့ကြုံးမှုသုံးမှုလုံးမှုခံမှုသွင်းမှုခေါမှုအရင်ချင်းတွေနဲ့ဒီပြိတ္တိနဲ့ပြိတ္တိနေလာတဲ့ပုဂ္ဂိုလ်ရဲ့အရင်ချင်းတွေကိုမိမိတို့ခံမှန်းလို့ကြားမှာဖြစ်ပါတယ်ဘုရားတို့လောကမှာနိုင်ငံကောင်းဆောင်ဖြစ်နေအင်္ဂံဒီတွေကိုဥတီဥဆောင်ပြုခဲ့တဲ့ပုဂ္ဂိုလ်ဒီသာသာရှိခဲ့ဘူးပါလေအထူးပုဂ္ဂိုလ်တွေဟာငယ်စဉ်တောင်ကြီးဘဝမှာသောတာပေကိုသင်္ချာပင်ရောက်တဲ့ပြီးတော့သောတာပေတွေကိုသင်္ချာပင်ဆိုတာကိုမရရှိခဲ့ကြဘူးမိမိတို့ဟာမိမိတို့ဒေသချင်းမိမိတို့ရဲ့စေညိုတိုင်းပိုင်းတွေကနေပြီးတော့သင်္ချာပင်တွေကြောင့်အနေငယ်တဲ့တန်တန်းလာခင်းကြောင့်လုံလာလေးပဲသတိဉာဏ်လို့ခေါ်တဲ့ပရိသေဉာဏ်ကသင်္ချာရရှိလာကြတဲ့အတွက်ကြောင့်ဘုသို့သောပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ဉာဏ်က ကောင်းခြင်းဆုံးခြင်းဆိုတဲ့ဓာရီကိုခရစ်ယာန်ပြီးတော့သိနေနိုင်တဲ့အတွက်ကြောင့်မို့ဓာတ်ဒီအုပ်ချုပ်မြင့်လို့ပြီးတော့အလုံးတရာမှဒုတဲ့အောင်မြင်တဲ့ဓာတ်ကြီးတွေဖြစ်အောင်လို့ပြုစုပျိုးထောင်သွားကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါလေတဲ့ဒီလိုမျိုးပုဂ္ဂိုလ်တွေကအရှိခိတ်ကြတယ်ဒီလိုဒီပိတ္တိနေတဲ့ပုဂ္ဂိုလ်ဆိုတာကပါရဂူကြီးလည်းဖြစ်နိုင်ပါတယ်ဆရာဝန်ကြီးတွေလည်းဖြစ်နိုင်ပါတယ်ပြည်ပြည်ကဒရဆရာတော်ကြီးများလည်းဖြစ်နိုင်တယ်လို့သဒ္ဒနာယိဥဒိဌာနကထုတ်ဝေတဲ့ပြိဿသမုပ္ပါအကြောင်းတရားရေးသားတဲ့တောင်းလို့ပါဦးဒီဖတ်ဖြစ်ရမှုပါလေ
အကြောင်းမို့ဒီအဖြစ်တည်းနဲ့ဒီလာတဲ့ပုဂ္ဂိုလ်ဆိုတာကဉာဏ်မရှင်တဲ့အတွက်ကြောင့်မို့ဉာဏ်တုံးနေတယ်ဒီလိုမျိုးပြောတာတော့မဟုတ်ဘူးချင်းတင်ပြီးတော့လောကိုင်တက်တဲ့ဉာဏ်မှာဉာဏ်ရှင်တဲ့ပုဂ္ဂိုလ်နဲ့ကိုယ်ပြားနေတဲ့သဘောပေါက်ကိုပြောခြင်းတာဖြစ်တယ်ဒီအဖြစ်တည်းနဲ့ဖြစ်တဲ့ဒီလာတဲ့ပုဂ္ဂိုလ်ဟာဦးဒီလိုပါလူမြောက်အောင်လည်းပဲသူသင်္ကြန်ရည်ကိုသင်္ကြန်နိုင်တယ်။တိတိတကဒရဆရာတော်ကြီးဖြစ်အောင်လေသူကကျိုးသားအထုတ်နိုင်တယ်။ဒါပေမဲ့အဲဒီသာသနာယုတိဌာနကထုတ်ပြီးတဲ့အကြောင်းတော်ကပြောတယ်လေ။ဒီပိပလီလီလာရဲ့ပုဂ္ဂိုလ်တွေဟာစောင့်ကြည့်တိုင်းပဲလုပ်တတ်တယ်။စောင့်ကြည့်ကရင်လုံပြီးတော့သူဘယ်လိုမှမလုပ်တတ်ဘူး။စောင့်ကြည့်တဲ့မှာရှိတာကိုသူပြောတတ်တယ်ဒီတဘာဝတော့သူ့မှာရှိတယ်။ဒါပေမဲ့တိရဲ့ပိပလီလီရဲ့ပုဂ္ဂိုလ်ဟာဉာဏ်ကလည်းရှင်ပြီးတော့ပိပလီကြီးလာတယ်ဘုဒ္ဓဉာဏ်လို့ခေါ်တဲ့ပြစ်ဒုက္ခံစူးစမ်းအထုတ်မှုကိုလည်းပြုလိုက်တယ်ဆိုတဲ့အခါကျတော့သူမှသောင်းကြီးအတိုင်းကိုလိလာမိဓာတော်ကြီးလည်းဖြစ်ခြင်းဖြစ်နေသောင်းကြီးတွေကိုလိလာဆက်ရှုခြင်းမရှိဘယ်လည်းဖြစ်နိုင်တော့ညာလည်းပဲဘလို့အင်္ဂါဘလို့ဒေသဘလို့နေရာမှာဘလို့ပုဂ္ဂိုလ်ကိုဘလို့စကားမျိုးပြောရမယ်ဘလို့မျိုးပြုကျင့်ရမယ်ဆိုတဲ့ဉာဏ်ကရှင်ပြီးသားဖြစ်တဲ့အတွက်ကြောင့်မို့သောဒီကိုလည်းလာပြီညာသားတို့ညာလေးပဲဒီပုဂ္ဂိုလ်တွေဟာအချင်းချင်းနဲ့အားလျော်စွာအချင်းချင်းနဲ့အားလျော်စွာအကြောင်းတရားအားလျော်စွာပြုပြင်ကြောင်းလင်းပြီးလုက္ကိုင်းနိုင်သွားကြတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လို့ဒီလိုလေးအဲ့ဒီသာဝတ်မှာပေါ်ပြထားတာလို့ဒီနေ့ဒီလောက်ပတ်ချုပ်ကိုညောင်းခဲ့ရမှုပါတယ်နော်အတော့မို့ဒီနေ့တရားနာပိဋကတ်ဒီအနေနဲ့မိမိတို့ရဲ့ဘေးသူငယ်ချင်းပေါင်းတင်းတွေထဲမှာမိမိတို့ကမိမိတို့ကိုယ်ကိုမိမိတို့ရှင်ကြည့်ပြီးတော့ဒီလူကတော့သိရင်ပြည့်တယ်နဲ့ဒီလာတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒီဒီလူကတော့သိရင်ပြည့်တယ်နဲ့ဒီလာတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့သွားပြီးတော့သုံးရက်တော့မစားလိုက်ကြနဲ့နော်တကယ်လို့သွားပြီးသုံးရက်စားလိုက်လို့ရှိရင်ဒေါသဆိုင်ဘယ်လိုလုပ်လဲအဲအဲ့ဒီမှာတခါလေးမတင်တတ်တဲ့တင်နဲ့အခုခုတော့တုံ့ပြန်လိုက်မယ်ဆိုရင်တော့မိမိလက်ချက်သွားနိုင်တယ်မမျော်လင့်အပ်တဲ့အနေထားရုပ်လေးကလည်းဖြစ်လာနိုင်ပါလေဒီနေ့ဦးစင်းဒီအသိဉာဏ်ကိုပြည့်ပြည့်တယ်ဆိုတာကမိမိတို့ရဲ့သဘာဝအခြေအနေကိုမိမိတို့ကပြန်လည်သုံးသပ်နိုင်အောင်လုပ်ဖြစ်နေတဲ့သဘောမှာဟုတ်ပြီနော်ဒီလိုသိဉာဏ်ကြီးဟာစိတ်မကြီးဘူးလားဒီရဲ့ပြိတ္တိနဲ့စိတ်ကြီးနေရမှုစိတ်မလိုဘူးလားဒီပြိတ္တိနဲ့ပြိတ္တိရောကြီးနေတဲ့အဲ့လိုကံရုပ်ကိုလူကောင်ဖို့တော့မကြိုးစားဘူးဆိုရင်တော့ရနိုင်ပါမလားရနိုင်ဘူးဒါကြောင့်မို့မိမိတို့အနေနဲ့နိဗ္ဗာန်ဆိုတဲ့တရားကြီးကိုပြင်းနေတဲ့လောကကြီးမှာနေနေတဲ့အခါမှာလည်းအကြောင်းကျိုးကောင်းသူသိရင်မသိလုံးသိရင်လုံးသိရင်အကျိုးရှိရင်အကျိုးမရှိစတဲ့ဒါတွေကိုသိဖို့ဆိုတာကမိမိတို့အနေနဲ့သိရင်ပြင်တယ်ဒီလာတဲ့ပုဂ္ဂိုလ်တယောက်ဖြစ်ဖို့ကသိဖို့အရေးကြီးပါတယ်ဟုတ်တယ်နော်ဟုတ်ပြီဒါကြောင့်မို့ဒီခါပြန်ကြလို့ရှိရင်အလုံးတရားမှသာမေဘုဒ္ဓရှင်များများတော့သင်္ကြန်ထားတဲ့လူပုဂ္ဂိုလ်တွေလည်းရှိကြတယ်ယဉ်ပုဂ္ဂိုလ်တွေလည်းရှိကြတယ်ဒီပုဂ္ဂိုလ်တွေကိုသိလိုက်တယ်ဆိုလို့ရှိရင်လူမြာမဘုဒ္ဓတရားမြောင်တဲ့ပုဂ္ဂိုလ်တွေလို့ပြောမယ်ဆိုရင်ပြောလို့မရဘူးလား။ဒါပေမဲ့သူတို့လုပ်တဲ့ကံကြီးတွေကိုကြည့်လိုက်တဲ့အခါမှာတခါတည်းမှာမိမိတို့ဘက်ကဒီလိုအသိဉာဏ်တွေဒီလိုဘုဒ္ဓတရားဖြစ်နေပါလေနဲ့။ဘာဖြစ်လို့ဒီလိုမကောင်းတဲ့အမှုတွေကိုလုပ်နေရပါလဲလို့ခါမြန်မှာသံသယစိတ်လေးမဖြစ်ဘူးလား။ဟုတ်ပြီ။ဒါတွေကိုပြန်ကြည့်လိုက်တယ်ဆိုလို့ရှိရင်သောင်းကြီးတိုင်းကိုသိထားတော့ညာလည်းပဲသောင်းကြီးတိုင်းတော့မရှိတဲ့ပုဂ္ဂိုလ်တွေမှမသာနေဘူးလား။ပြီးတော့ကြည့်တယ်မသိဘူးဆိုရင်တော့မိမိပြတာကိုတကယ်သိတယ်လို့ပြောလို့ရပါမလားမသိပါဘူး။ဒါဆိုရင်သိတဲ့တည်းမသိဘူးဆိုလို့ရှိရင်အကျိုးရှိပါမလားမသိပါဘူး။ဒါဆိုလို့ရှိရင်သိတဲ့အတိုင်းမသိတဲ့ပုဂ္ဂိုလ်တွေဟာပညာရှိလားပညာရှိလားပညာရှိပဲဟုတ်တယ်နော်။သိတဲ့အရာကိုသိတဲ့အတိုင်းသိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာပညာရှိတကယ်ကိုလက်တွေ့သိကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတဲ့ကြောင့်ဒီပုဂ္ဂိုလ်တွေဟာပညာရှိအသိကနေပြီးတော့ပညာရှိအသိကိုမပြောင်းသားကြဘူးလားမေတ္တာပြားကတကယ်လေးသိပါသေးတယ်အဲ့ဒီတကယ်လေးသိတဲ့ပုဂ္ဂိုလ်က မိမိစိတ်တည်းနည်းငယ်များကိုစိတ်တည်းတို့ကိုအားထုတ်ကြပါတဲ့အဲ့လိုစိတ်တည်းတို့ကိုအားထုတ်တဲ့ပုဂ္ဂိုလ်တွေကိုအနည်းငယ်ပင်သိတော်ကြလည်းပဲမိမိသိတဲ့အတိုင်းကိုစိတ်တည်းနဲ့အတင်းတော့လက်ဆောင်ဖြာရှင်ကလူသားမှချီးကျူးပါတယ်နော်ဟုတ်ပြီဒီနေ့ဘုသူများများမြောင်တဲ့ပုဂ္ဂိုလ်တွေသိတော့သိတယ်ပြပါလေကွာလူလောကကြီးမှာဒီလိုသံမျိုးပြောနေတဲ့ပုဂ္ဂိုလ်ကြီးသိမများဘူးလားသိပြီးတော့မသိလို့ရှိရင်ဒီပြိတို့ဟာပညာရှိဘယ်တော့ကောင်းဖြစ်နေပါမလားဒါဆိုလို့ရှိရင်ဒီနေ့ပြပါလေကွာဆိုတဲ့စကားလောက်ကိုပြောပြီးတော့နေခြင်းဟာချက်ဖို့မကောင်းဘူးလားအဲ့လိုစကားကိုပြောဖို့တဲ့မပြောဘဲနေပြီးတော့ငါလက်တွေချက်မယ်လို့စိတ်ထဲကတောက်တည်လိုက်တာကကိုမကောင်းဘူးလားပြပါလေကွာငါမသိပါဘူးလို့ပြောခြင်းကမိမိနေတဲ့ငါလူမိုက်ပါလို့ပြောတာနဲ့မတူဘူးလားသံသလို့ရှိရင်မိမိတို့ကဘာလို့ဆိုတဲ့လူမိုက်ဘဝကနေတဏှိတာဆိုတဲ့ဉာဏ်ရှိဘဝကိုပြုပြင်ကြောင်းလဲပြီးတော့ပြင့်တင်ပေးတယ်ဆိုရင်တော့တိလျက်ရဲ့စစ်တဲ့ပုံကိုဖြစ်ဖို့တော့မလိုဘူးလားဘယ်နည်းသိရင်နည်းနည်းကိုဖြစ်ပါဉာဏ်သာသိရင်ဉာဏ်ကိုဖြစ်ပါကိုကြည့်တဲ့အချိန်ဒီတစ်ပါးကိုပြောပြဆိုရင်ကိုကိုယ်တိုင်သိပြီးတော့ဒီတစ်ပါးကိုပြောပါဒါပုံမကောင်းဘူးလားမိခင်ပါကနေရှိကြတယ်အကျိုးသတင်းတော့ဖတ်နေပေါ့ငါပြောတယ်လို့လုပ်ငါလုပ်တယ်လို့မလုပ်နိုင်ဘူးမပြောကြဘူးလားဒါတော့စီတော့ရဲ့မစီတော့ဘူးမိမိကလုပ်ချင်တာလုပ်တယ်ဒါပေမဲ့မိမိလုပ်တာကိုလိုက်ပြီးပြုတ်ယူတဲ့သာသမီကိုကြတော့ငါလုပ်တယ်လို့တော့မလုပ်နိုင်ဘူးငါပြောတဲ့အတိုင်းလုပ်ပြပြရင် तू ကလိုက်နိုင်ပါ့မလား तू တမားကမိမိပြောတဲ့အလုပ်ကိုမိမိပြောတဲ့စကားကိုလက်ခံသေးတယ်ဆိုရင်တော့မိမိကသူရဲ့အကျိုးကိုလူလားသောစိတ်ထားဖြင့်မိမိလုံခြင်းနဲ့တဏှာရဲ့အလိုနိုင်ငံကိုလိုက်ပါခွင့်ပေးရမယ်။ဒီလိုမျိုးမလျော်တဲ့ကံလေးတွေကိုသိခံပြီးတော့တောက်သေးလိုက်ကိုမျိုးဘူးလား။ဟုတ်ပါဘူးဗျာ။သူတစ်ပါးရဲ့အကျိုးကိုစောင့်လို့တဲ့ပုဂ္ဂိုလ်၊သူတစ်ပါးအကျိုးရှိတဲ့စကားကိုပြောတဲ့ပုဂ္ဂိုလ်တွေကမိမိကိုယ်ကိုမိမိကသူ့နဲ့ယူလိုက်တဲ့လူတွေကိုပြုခွင့်ပေးတဲ့ပုဂ္ဂိုလ်ဖြစ်ကုန်။တဏှာကသိဆောင်တဲ့အတိုင်းမလွတ်ဘဲနဲ့သိခံပြီးနေတဲ့ပုဂ္ဂိုလ်ဖြစ်ဖို့မလိုဘူးလား။ဟုတ်ပါဘူးဗျာ။ဒါတော့ကိုသူတစ်ပါးအကျိုးကိုဆောင်ခြင်းဆိုတဲ့အရာဟာမိမိကိုယ်ကိုမိမိသုံးမှသိခြင်းဖြင့်မိမိလုပ်တဲ့အရာတွေကိုမလွတ်ဘဲနဲ့သိခံပြီးနေခြင်းဆိုတဲ့သိခံခြင်းတရားပေါ်မှာအချိန်မခံနိုင်ဘူးလား။ဟုတ်ပါဘူးဗျာ။သိခံခြင်းသင်္ချာမရှိတဲ့ပုဂ္ဂိုလ်မှာသူတစ်ပါးအကျိုးကိုဆောင်နိုင်တယ်ဆိုတာဘယ်တော့မှမဖြစ်ပါဘူးနော်။ဒါကြောင့်မို့သူတစ်ပါးအကျိုးကိုတောင်းတဲ့ဆိုရင်မိမိသူတစ်ပါးအကျိုးကိုတောင်းနေတဲ့အရေးချင်းမိမိသူတစ်ပါးမိမိကသူတစ်ပါးအကျိုးကိုတောင်းနေပါတယ်ဆိုတဲ့သူတစ်ပါးကလက်ခံနိုင်တဲ့ဉာဏ်တရားမိမိမှာရှိနေဖို့တဲ့မိမိလုပ်တင်တဲ့အရာတွေကိုမလုပ်ဘဲသိခံပြီးတော့သူတစ်ပါးတွေရဲ့အကျိုးသီးဘဝအတွက်မိမိရဲ့တဏှာဆန္ဒကိုရှုနေပြီးတော့နေနိုင်တဲ့မေတ္တာဆန္ဒကရုဏာဆန္ဒတွေကလည်းမိမိတို့မှာရှိဖို့မလိုဘူးလားအကောင်ဘုအကျိုးဆောင်တယ်ဆိုတာကဘယ်သူနဲ့အလုပ်တော့မဟုတ်ဘူးမိမိသူတစ်ပါးရဲ့အကျိုးကိုတောင်းခြင်းနဲ့ဘယ်လိုဆောင်ရမယ်ဆိုတာမသိဘူးဆိုလို့ရှိရင်မိမိဟာမိမိရဲ့ဘဝစံဘိုးကိုလည်းအကျိုးရှိရှိအဆုံးချနိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါမလားမိမိနဲ့ဆက်ဆက်နေတဲ့ပုဂ္ဂိုလ်တွေရဲ့အကျိုးကိုလည်းတောင်းတတ်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါတော့မလားဒါဆိုရင်မိမိရဲ့ဘဝကိုလည်းနံဘိုးရှိအောင်လုပ်နိုင်တဲ့ပုဂ္ဂိုလ်မဖြစ်လာတော့ဘူးမိမိနဲ့ဆက်ဆက်နေတဲ့မိမိတို့တကယ်ဖြစ်နေမိမိတို့ရဲ့သာသမီတွေညီကိုမောင်နှမတွေမိရဲ့သူတွေကိုလည်းတန်ဖိုးရှိတဲ့ဘဝလေးတွေဖြစ်ပေါ်လာအောင်လို့ရန်ကြောင်းပြပေးနိုင်တဲ့ပုံကိုယ်ကြီးဖြစ်လာနိုင်ပါတော့မလားဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့ဘဝကိုတန်ဖိုးရှိရှိနဲ့ဖြစ်သွားအောင်လို့ကြိုးစားနေတဲ့သူတဲ့ပုံကိုယ်တွေဟာမိမိကိုယ်ကိုယ်နဲ့မိမိတို့ပြုတင်ကြောင်းလေးကိုလိုတဲ့မိမိတို့ရဲ့သတ်သက်နေတဲ့လုံဆောင်တဲ့လုံဆောင်တဲ့ဉာဏ်ပင်လုံဆောင်တဲ့လုံဆောင်တဲ့ဉာဏ်ရည်ကိုလုံဆောင်တဲ့ဉာဏ်မှာသိခံဖို့လူရဲ့ခံပါလေသိခံဖို့မလိုဘူးလားဒီလိုမျိုးလုံပါမှဒါလည်းမိမိတို့နဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်တွေရဲ့ဘဝကိုလည်းတန်ဖိုးရှိအောင်လုပ်ပေးနိုင်ကြမှာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့ဦးဇင်းတို့အခုဉာဏ်ကြောင်းကိုပြောနေရင်ဒီဘက်ကိုရောက်သွားဖြစ်ပါမယ်နော်ဟုတ်ပြီကံရဲ့အကြောင်းကိုမိမိတို့ကနှီးပြီးတော့ဒီတိတိဒီတိတိဉာဏ်ရှင်နဲ့ပြိတိဉာဏ်မရှင်နဲ့ပြိတိဆိုပြီးရရှိလာပြီဇာတိဉာဏ်ဖို့တိဉာဏ်ဆိုတဲ့ဉာဏ်တွေအကြောင်းကိုလည်းမိမိတို့သိရှိခဲ့ကြပြီမိမိတို့နေတဲ့ကံလဲရှိတယ်ဉာဏ်လဲရှိတယ်ဒါမှမဟုတ်ကံတော့ရှိတယ်ဉာဏ်တော့မရှိဘူးဘယ်လိုပဲဖြစ်ဖြစ် မိမိတို့ရဲ့စိတ်ဆုံးဆံစုံစမ်းအားထုတ်မှုဆိုရင်ဝိရိယမရှိဘူးဆိုရင်မိမိတို့ဟာညစ်တဲ့ညစ်တဲ့အပြစ်ဉာဏ်တွေကိုရရှိလာဖို့ဖြစ်နေမှာတော့မလားဒါဆိုလို့ရှိရင်ကံတစ်ခုတည်းကိုမိပြီးတော့ဘဝကိုညီလို့ဖြစ်ပါမလားဉာဏ်နဲ့ကုပတ်သေးဖို့လည်းလိုသလိုဝိရိယနဲ့ကုပတ်သေးဖို့လည်းလွန်လျာမှရည်ကြည်တယ်လိုတဲ့လူအပ်ပါမယ်နော်ဟုတ်ပြီအဲ့တော့ဒီလိုကံညာဝိရိယဆိုတဲ့အရာတွေကိုအားထုတ်ဖို့ရန်အတွက်တတိဆိုတဲ့တရားကမလိုအပ်နေဘူးလားကုသိုလ်ကောင်းမှုပြည့်ဖို့ရန်အတွက်တတိကလက်လွတ်နေတယ်ဆိုလို့ရှိရင်ကံညာဝိရိယဆိုတဲ့တရားသုံးပါးကိုမိလို့ကလုံအောင်ဖြစ်ဖို့ဖြစ်နေပါတော့မလားမဖြစ်နိုင်တော့ဘူးဒီလိုကံတစ်ခုတည်းပုံမှန်ပြီးဖို့လို့မရနိုင်တဲ့သဘောဉာဏ်တစ်ခုတည်းပုံမှန်လည်းပဲပြီးဖို့လို့မရနိုင်တဲ့သဘောလေးကြီးဟာသဘောပေါက်ဖို့လုံးရမလုံးအပ်တာရင်းပြောင်းမှုဦးဇင်းတို့ကံယုံဉာဏ်ယုံဝိရိယယုံဆိုတဲ့ငါးသုံးကောင်အကြောင်းပေါ့ဒီနားလေးမှာအနေနဲ့ပြောချင်ပါတယ်နော်ဦးဇင်းတို့ဝိရိယကိုယုံတဲ့ငါးတကောင်ရှိတယ်ဉာဏ်ကိုယုံတဲ့ငါးတကောင်ရှိတယ်ကံကိုယုံတဲ့ငါးတကောင်ဆိုပြီးတော့ရှိခဲ့ဘူးရင်ပေါ့အဲ့ဒီမှာဝိရိယကိုယုံတဲ့ငါးကတဏှာတွေကိုမြင်နေဆိုရင်လည်းအလုံးစရာလင်းလင်းမြန်မြန်နဲ့ကံနဲ့ဝေးတဲ့ရင်နဲ့တဲ့များကိုကြီးသွားလိုက်တယ်။တခါဉာဏ်ယုံတဲ့ငါးကတော့ဘယ်လိုလုပ်လဲ။တဏှာတွေကိုမြင်တဲ့အခါမှာအေးတူပဲ။တဏှာတွေကသူ့ကိုဖမ်းလိုက်ပြီ။ဖမ်းလိုက်တဲ့အခါမှာရေစက်နားမြင်မှာသူကသင်ဟန်ဆောင်လိုက်တယ်။သင်ဟန်ဆောင်လိုက်တဲ့အခါမှာအဲ့တော့တဏှာတွေကဘာသာရှင်သွားလဲ။ဘောဒီငါတော့သင်နေပြီဆိုပြီးတော့ရေစက်လေးမှာထားလိုက်တယ်။ထားလိုက်တယ်ဆိုတဲ့ခံပါလေပဲ။ဉာဏ်ယုံတဲ့ငါဖြစ်တဲ့တဲ့တော်မူအလုံးတရားစိနေဉာဏ်နဲ့ရည်ရဲကိုကြီးစင်းသွားတဲ့အတဲ့တော်မူအသက်သေးကနေလုံလောက်သွားခဲ့တယ်။ကံကိုယုံတဲ့ငါကိုကြည့်လိုက်။ရာရာကံတိုင်းလေးဖြစ်မှာပါလေ။ကံသာလေးရင်းကြည့်တာပဲ။ကံအလုံးသာဖြစ်မှာပေါ့။ဆိုပြီးတော့ဒီတိုင်းနဲ့နေလိုက်တယ်။ငါတိတိကဖမ်းလိုက်ပြီ။ဖမ်းပြီးတော့လုံကျင်တဲ့အရင်လုံလိုက်တယ်နောက်ဆုံးမှဖြစ်သွားပြီ။ဒီပါလေ။ဝိဇ္ဇေဝိရိယယုံနဲ့ငါ့ကိုကြည့်လိုက်သူ့မှာအသက်ရှင်နေတဲ့ကံလေးရှိနေတယ်လို့ပြောနိုင်ဘူးလားဟုတ်ပြီသူ့မှာဉာဏ်လေးမရှိဘူးလားဒီလေးကိုပြည့်စင်ရမယ်ဆိုတဲ့ဉာဏ်လေးမရှိဘူးလားလက်ကြည့်ကြကြဝိရိယကိုလည်းမထုတ်နိုင်ဘူးလားအဲ့လိုထုတ်လိုက်တဲ့အတွက်တော့အသက်ပေးကနေမလုပ်ကြသွားဘူးလားဟုတ်ပြီဉာဏ်ယုံနဲ့ငါ့ကိုကြည့်ဉာဏ်ယုံနဲ့ငါ့ကိုကြည့်လိုက်တဲ့အခါမှာအသေးသေးကနေလုပ်ရောက်နေတဲ့ကံလေးမရှိဘူးလားဟုတ်ပြီဉာဏ်ကလည်းသူ့မှာမရှိနေဘူးလားဒီတဲ့ကံမှာရေစက်မပစ်ချလိုက်တဲ့ကံမှာရေသေးကိုနည်းနည်းသာကြီးစင်းတယ်ဆိုတဲ့ဝိရိယလည်းသူ့မှာမရှိနေဘူးလားဒါဆိုကံညာဝိရိယသုံးခုလုံးသူကအခုပတ်ရလိုက်ဘူးလားအဲဒါမို့သူကအသက်ပြေးကနေမလွတ်ပြောက်သွားဘူးလားဉာဏ်သွားလေကံတစ်ခုသေးကိုပြီးခိုလိုက်ရင်ငါးကြီးကတော့အသက်မပြေးသွားရဘူးလားဟုတ်ပြီဒီငါးသုံးကံကိုဥပမာပြုပြီးတော့ပဲဒီနေ့တို့ဘုရားမှာကံတစ်ခုတည်းကိုလည်းမမီကိုထားကြနဲ့ပစ္စုပန်ကံပစ္စုပန်ဉာဏ်ပစ္စုပန်ဝိရိယပစ္စုပန်တတိယအနေနဲ့မိမိတို့ကထောက်ကန့်ပြီးတော့ကြိုးစားလိုက်ပါမှဒါလည်းမိမိတို့ရဲ့ဘဝလေးကိုမိမိတို့ကတန်ဖိုးရှိရှိနဲ့ကျူးစုကြိုးဆောင်နေကြမှာမဟုတ်ဘူးလားဟုတ်ကဲ့ဒါကြောင့်မိမိတို့လူဘဝလူတန်ဖိုးကိုမိမိတို့ကဖြစ်နေနေတယ်တန်ဖိုးရှိရှိနဲ့ဖြစ်နေတယ်ဆိုရင်ကံဉာဏ်ဝိရိယတတိဆိုတဲ့တရားတွေကိုမိမိတို့ကသုံးပြပြုပြီးတော့အာသုဒ္ဓကိုမလိုဘူးလားလိုတယ်လူဘဝလူတန်ဖိုးကိုရုပ်ချုပ်ဒီနဲ့တရားတစ်ခုရှိတယ်လူမိုက်နဲ့ပေါင်းသိမ့်ခွင့်ရရှိခြင်းဆိုတာလူဘဝလူတန်ဖိုးကိုရုပ်ချုပ်ဒီနဲ့တရားတစ်ခုသာဖြစ်ပါတယ်ဒီလိုဗန္ဒသက်ဘင်းသားကိုကြည့်လိုက်လို့ဆိုရင်ပေါ့ဘိသံဆိုတဲ့ရာကြီးကိုဖွင့်လက်နိုင်တဲ့တိရိတ်ပြိတ္တိနဲ့ပြိတ္တိဒီသာတော်ညာလေးပဲဒီဘတ်ဆိုတဲ့လူမိုက်နဲ့ပေါင်းသိမ့်မရနိုင်ဘူးလားလူမိုက်ပြောတဲ့စကားကိုလည်းလက်ခံတွင်မပေးနိုင်ဘူးလားလူမိုက်ပြောတဲ့အတိုင်းလေးပဲအမှတ်ထုတ်မိဘူးလားလူမိုက်ပြောတဲ့အတိုင်းကိုအမှတ်ထုတ်မိလိုက်တဲ့အတွက်ကြောင့်ဒီနေ့ဒါကြတဲ့ဒင်းသားလောဟကုန်ပြီးငရဲမှာငရဲမခံရတော့ဘူးလား။ဒ ဒါဟာဓမ္မရှိတဲ့ပြိတ္တိကိုရရှိထားပါလေနဲ့ဓမ္မရှိတဲ့နန်းရှင်တဲ့ပြိတ္တိကိုရရှိထားပါလေနဲ့လူမိုက်နဲ့ပုံသေးမိသေးရဲ့အပြစ်မဟုတ်ဘူးနော်ဟုတ်တယ်ဒါတော့မို့လူမိုက်နဲ့မပုံသေးမိဖို့ကသိရင်းစီဘူးသိရင်းစီတယ်လူမိုက်ဆိုတာကဘယ်လိုသဘာဝရှိကလေးလူမိုက်ဆိုတဲ့သဘာဝကကံနေမှတ်တော်လက္ခဏာရှိတယ်လူမိုက်တယောက်လို့သိနိုင်တဲ့တရားတွေရှိတယ်လူမိုက်တယောက်လို့ဒီတရားတွေကိုသိရင်သိနိုင်တယ်ဆိုလို့ရှိရင်သူရဲ့ကာယကံမှုဝစီကံမှုအနောကံမှုလို့ခေါ်ရင်ကံတွေကိုကြည့်လိုက်ဆိုရင်ကာယကံမှုတွေကမစင်မစင်ဖြစ်နေဘူးသံတရားတွေကိုလည်းပြင်းပြင်းကြီးပြောနေပြီကုန်းတိုက်တဲ့စကားတွေရှိခင်နေတဲ့ပုဂ္ဂိုလ်တို့ကြားမှာရှိခင်မှုတွေစက်ပြောင်းသွားမှာဟိုဘက်နဲ့ပြောဒီဘက်နဲ့ပြောဆိုရင်ကုန်းတိုက်စကားတွေကိုလည်းပြောနေပြီဇန်နန်းတဲ့စကားတွေကိုလည်းနားမခံသာအောင်ပြောနေပြီပိချင်းတဲ့စကားတွေကိုလည်းပြောနေပြီဆိုရင်သူကဝစီကံအစဉ်ပြေကူးလို့မပြောနိုင်ဘူးလားဟုတ်ပြီသူကသူ့သက်ကိုလည်းတတ်နေတယ်သူတောင်းများတွေကိုလည်းပဲဖြစ်စည်းနေတယ်။သူ့သာပစ္စည်းတွေကိုလည်းခိုးယူနေတယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဟာကာယကံမှုတွေမသင်ကျဲတဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလား။ဒီလိုကာယကံဝစီကံတွေမသင်ကျဲခြင်းဟာမနောကံကဒီသစ္စာသက်ကျွန်းလို့ဖြစ်လာတာမဟုတ်ဘူးလား။ဟုတ်တယ်။ဒါဆိုလို့ရှိရင်ဒီလိုမသင်ကျဲတဲ့ကာယကံဝစီကံမနောကံတွေပြုဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ကိုတွေ့ဒီကံတွေကလူမိုက်လို့ဖတ်ကြောင်းလက္ခဏာမဖြစ်သေးဘူးလားဒါကြောင့်မြတ်စွာဘုရားကညီပြီးတော့ကမ္မလက္ခဏာဘိက္ခူဝေဘာလောတဲ့ဘာလောဆိုရင်လူမိုက်လို့တိကြောင်းဆိုတာကကံရဲ့မှတ်သားကြောင်းလက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်ပြတော်မူပါတယ်နော်နောက်တစ်ခုညီပြီးတော့ယူလင်သာပညာရှိလို့လည်းလည်းကံရဲ့မှတ်ကြောင်းလက္ခဏာရှိတယ်ပုဂ္ဂိုလ်တယောက်ရဲ့ကံကိုကြည့်လိုက်ဒီပုဂ္ဂိုလ်တယောက်ရဲ့ကံတွေကသူတင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကိုပညာရှိတော်ကောင်းလို့သူရဲ့ကံကအမှတ်သားမပြုပေးဘူးလားပြုပေးတယ်ဒါကိုပဲမြတ်စွာဘုရားရှင်ကနေပြီးတော့ကမ္မလက္ခဏောသန္တိတော်ရဲ့ပညာရှိတော်ကောင်းလို့ကံလေးမှတ်သားကြောင့်လက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်မိန့်တော်မူပါတယ်နော်အဲဒီတော့ပုဂ္ဂိုလ်တယောက်ရဲ့ကာယကံဝစီကံမနောကံတွေကိုကြည့်လိုက်သူရဲ့ကံတွေကသူစင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဉာဏ်ရှိတော်ကောင်းလို့မပြိနိုင်ဘူးလားပြိနိုင်တယ်အခုရှင်ဒီဝတ္တကိုကြည့်ကာယကံကိုကြည့်လိုက်ရင်ဆိုရင်သစ္စာဖြာရှင်ကိုညီညွတ်ညွတ်နဲ့တတ်ပြတ်ဖို့ရန်အတွက်မကြိုးစားခဲ့ဘူးလားဤသမားတွေကိုသင်လို့ပြီးတော့သစ္စာဖြာရှင်ကိုတတ်ဖို့ရန်လည်းမခိုက်သေးခဲ့ဘူးလားဝတိကံမတင်ကျေမှုဆိုလည်းရှင်ဒီဝဒမှာမတွေ့ရဘူးလားမတွေ့ရပါဘူးဟုတ်ပြီဒီကာယကံဝတိကံနှစ်ပါးစလုံးဟာမနောကံကနေသိဆိုတည်ကျွန်းလိုက်တဲ့စိတ်တော့မဟုတ်ဘူးလားဟုတ်ပါဘူးဒါပေမဲ့ရှင်ဒီဝဒဟာလူမိုက်သားပညာရှိလားမရှိပါဘူးလူမိုက်တယ်ဒါဆိုလို့ရှိရင်အဒါနတနင်းသားရှင်းတဲ့ဖြစ်တဲ့အကျိုးတရားရှင်းတဲ့ဖြစ်တဲ့အကျိုးစီးပွားကိုမရရှိလိုက်တာကဘာလို့လို့ခေါ်တဲ့လူမိုက်နဲ့ပုံသင်းပြီးလိုက်လို့မဟုတ်ဘူးလားဟုတ်ပြီဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့ဘဝတစ်ခုကိုတန်ဖိုးရှိရှိနဲ့အကျိုးရှိရှိဖြစ်အောင်မိမိတို့ကဂုဏ်လုံးစင်းစင်းနဲ့အတုံးချစင်းနဲ့လက်တွေ့ကျင့်ကြံစင်းနဲ့ဆိုလို့ရှိရင်အဲ့လိုကာယကံမသင်ကျေနေတဲ့ပုဂ္ဂိုလ်တွေဝစီကံမသင်ကျေတဲ့ပုဂ္ဂိုလ်တွေမနောကံမသင်ကျေနေတဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါမှာမိမိတို့ကပုံသင်းဖို့ကောင်းပါမလားဘယ်လိုမှမသိပါဘူးဒါကြောင့်ဒီနေရာလေးမှာလူမိုက်ဆိုတဲ့ပုဂ္ဂိုလ်လေးနဲ့မပေါင်းသင်းထိုက်တဲ့သဘာဝလေးဦးဇင်းတို့လက်တော်ပြအလုံးတော်ဘုရားအာဂိဒီရှင်ရစ်သိဖြစ်တဲ့ရှင်တို့ကသူတောင်းခဲ့တယ်သူတောင်းမှုလေးကိုဒါကရကမကောင်းသူတော်ကောင်းတို့ကြိုးရှိနေခြင်းကဒီနေရာလေးမှာဦးဇင်းနည်းနည်းလေးပြောနေပါမယ်နော်ဟုတ်ပြီအာဂိဒီရှင်ရစ်သိဆိုတာကသောင်းငံရည်တွေဝိုင်းဝိုင်းနေနေတဲ့လူသူမကြီးတဲ့တောင်းမြန်ကြီးထဲမှာကိုပြုံးတင်ပြုံးတပြုံးပြုံးနဲ့အမတရှင်ဇေဝိပဒနာပြည့်စင်လေးကိုလက်ရည်ပြည့်စံကျိုးကိုအားထုတ်နေပြီးတော့ ရှားဖြစ်ပေါ်ရန်အတွက်ပါရမီ၁၀ပါးကိုဖြစ်စဉ်နေတဲ့ပုဂ္ဂိုလ်ပဲဖြစ်ပါလေ။ဥစဉ်တို့အာဂိတိရှင်ရသိဘုရားလောင်းတော်ရဲ့ဒီလောက်ကုသမာတိကိုပညာကုန်ကြီးကလွန်တရားမှအာကုန်တဲ့အတွက်အတော်မြင့်ကြီးဂံပြုပရလာမြတ်ကြောင့်ဖြာကြီးလေးနဲ့သိမ့်ပါလေအချင်းအကုန်ကြပြီ။ကြတဲ့အခါမှာဒီအာဂိတိရှင်ရသိရဲ့နှလုံးသွင်းဓာတ်ကံကိုသိလို့တဲ့အတွက်ကြောင့်မူသုံးခံပြီ။ဒီလိုပဲဆိုကြလို့နောက်ဆုံးအဘိဓိရှင်ရသိရဲ့ဘုရားဖြစ်လို့နဲ့ဓက္ခံနဲ့ပါရမီကိုဖြစ်ဖြစ်နေတယ်ဆိုတာကိုသိလိုက်ရတဲ့အခါမှာအလွန်များမှပြည်ညွန်သွားတဲ့အတွက်ကြောင့်မို့လူရန်သူ့တောင်းဖို့အတွက်ကိုကျောက်သူဖြစ်ဥပ္ပါဒိအရိကမှာအဘိဓိရှင်ရသိကနေတောင်းဆိုခြင်းနဲ့အကျိုးတွေတဲ့ကသူတခုပြန်ဆိုကြတယ်လက်တွေ့ကိုဆိုရတော့ဘုဒ္ဓဘာသာအဲ့တော့အာဂိတိရှင်ရသိဟာလူမိုက်တွေကိုမမြင်ရပါလို့ဤလူမိုက်အကြောင်းကိုမကြားရပါလို့ဤလူမိုက်နဲ့မပေါင်းပေါ်မမီဝဲရပါလို့ဤလူမိုက်နဲ့အလာဘတလာဘစကားမပြောဆိုရပါလို့ဤလူမိုက်ပြောတဲ့စကားကိုမနှိမ့်ချရပါလို့ဤလို့ဒီလိုထူတောင်းပါလေဒီသူကဒကာဒကာမကြီးလည်းတောင်းဖို့မကောင်းဘူးလားဘုရားတို့ဘုရားကြီးပုံပြန်ပါရမီဖြည့်နေခဲ့တယ်။ဘုရားလောင်းတော်ဒီပင်မြေဒီလိုသူ့ကိုတောင်းတယ်။ဒီလိုသူ့ကိုတောင်းရင်ဒီလိုသူ့ကသီလဆိုတဲ့မြေပေါ်မှာရပ်တည်ပြီးတော့ဒီလိုကုသိုလ်ဒီလိုသူ့တောင်းကိုပြုလိုက်တယ်ဆိုရင်ဒီလောက်ရှိတဲ့ပုဂ္ဂိုလ်တွေရဲ့တောင်းတဲ့ဘုရားမြတ်မချွတ်ဧကံကြီးတဲ့ဇုံမယ်လို့ငါပြောဟောပါတယ်လို့မြတ်စွာဘုရားရှင်မိတော်မူတဲ့အတိုင်းနဲ့ဒီလိုသူ့ရေကိုတောင်းလိုက်ဆိုရင်လူမိုက်တွေကိုမမြင်ရဘူးဆိုရင်မကောင်းဘူးလားလူမိုက်အကြောင်းကိုမတားရဘူးဆိုလို့ရှိရင်ဆန်းတော်မှုမဖြစ်ဘူးလားလူမိုက်နဲ့မပေါင်းဖို့ရဘူးဆိုလို့ရှိရင်သာသနာ့မြင်သာကဲဆိုအကျိုးရုပ်တဲ့အဖြစ်မျိုးဖြစ်ပါတော့မလားလူမိုက်နဲ့အလားပါဒလားပါစကားမပြောဆိုရဘူးဆိုလို့ရှိရင်သာသနာ့လူအကျိုးရုပ်ပါတော့မလားလူမိုက်ပြောတဲ့စကားကိုလည်းမနှိမ့်ထိုက်တဲ့ပုဂ္ဂိုလ်အနာဘသန္တာဘစကားပြောခြင်းရဖြင့်ဆိုတော်မှလူမိုက်ရဲ့စကားကိုမနှိမ့်ထိုက်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်သာသနာ့လူလူမိုက်ရဲ့စကားနောက်လိုက်ပြီးတော့ရှင်းပြန်ပြုတ်ကိုအားထုတ်ပြီးအကျိုးမဲ့ဖြစ်စေတဲ့လောဟဂုံမြင်ရဲ့မှာငြေခံရရတဲ့ဘဝမျိုးဖြစ်ပါတော့မလားမဖြစ်တော့ဘူးဒါကြောင့်မို့လူမိုက်ကိုမမြင်သိရပါလို့ဤလူမိုက်အကြောင်းကိုမကြားရပါလို့ဤလူမိုက်ကိုမကောင်းပေါ်ရပါလို့ဤလူမိုက်နဲ့အလာဘသလာဘစကားမပြောသူရပါလို့ဤလူမိုက်ပြောတဲ့စကားကိုမနှိမ့်ချရပါလို့ဤလို့ဒီလိုပါကြောက်အဂိတိရှင်ရသိဟာတောင်းရပါတယ်လို့လက်ထုတ်ကိုဆိုရတဲ့သံဃာင်းကမြင်ရလိုက်တဲ့အခါမှာလူမိုက်ဆိုတာကနိမဏန္တဟုတ်ဒီကိုနိမဏန္တလုံးကြီးတတ်တတ်ပါတယ်မတိုင်တုံးတဲ့မတိုင်တုံးထိုက်တဲ့လူမဲရည်ဒီမှာလွတ်သာလွတ်ပါလို့ဒီလူမိုက်တွေကတိုင်တုံးထိုက်ပါရဲ့မိမာလမ်းမကိုထုတ်ပြန်ဆက်တတ်ကြတယ်သူကိုပြောသူသုံးမှဘယ်ဆိုရင်လည်းပြောရကောင်းသလားဆိုပြီးတော့နှစ်ဆက်တတ်တယ်လူပြေဖို့လူမိကြီးကိုလည်းမသိဘူးရဟန်းစီကိုရဟန်းမိကြီးကိုလည်းမသိဘူးသိတယ်ဆိုရင်လည်းဘယ်တော့မှမသိတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အဖြစ်ကြောင့်မို့လူမိုက်တွေနဲ့မမြင်ရလို့မကြားရလို့မပေါင်းပေါ်ရလို့သန္တာပသန္တာပမပြောသူရလို့ချင်းလူမိုက်ပြောတဲ့စကားကိုမနှိမ့်တတ်ရလို့ချင်းလည်းဖြစ်ပါလေလို့ဒီလိုမျိုးဦးဇင်းတို့ပြားလောင်းတို့အာဂိတိရှင်ရသိကနေပြန်လည်ပြီးတော့အဲ့ကြောင့်ဘုခေဒါနေနော်ဟုတ်ပြီတကယ်ကြည့်လိုက်လေဆိုရင်ပေါ့ဦးဇင်းတို့ရှင်ဒီဝေတ္တဟာဟောကနေတော်ဖြစ်တဲ့အလုံးတရားမှကျေးဇူးကြီးမားလာတဲ့ကျေးဇူးဂုံတွေနဲ့ပြည့်စုံနေတဲ့ဖခင်တော်ဖြစ်သူကိုတတ်ဖို့ရန်တည်တွန်းတယ်ဆိုတာကမိမာလမ်းမကိုမိမာလမ်းမလုပ်ပြီးတော့ပြတာမဟုတ်ဘူးလားမတည်တွန်းတဲ့မတည်တွန်းထိုက်တဲ့အလုပ်ကိုလွတ်တာလွတ်ပါဆိုပြီးတော့တည်တွန်းတာမဟုတ်ဘူးလားမိမာလမ်းမကိုချွတ်မြတ်ထားတာမဟုတ်ဘူးလားဟုတ်ပြီမြတ်စွာဘုရားရှင်ကိုရှင်ဒီဝတ္တကနေပြီးတော့သစ္စာပြားရှင်တက်တော်ကြီးပါပြီသစ္စာပြားရှင်ရာဖလားသမဘက်ကိုဝင်စားပြီးတော့ချင်းချင်းတသာနှင့်ခြေတော်မူပါတတိတော်ကိုသံဃာတွေကိုအပ်ပြီးတော့ တပြီးတော့သံဃာတွေကိုစောက်ရှောက်ပါမယ်မြတ်စွာဘုရားဆိုပြီးတော့သံဃာတော်တွေကိုအပ်ခိုင်းတယ်ဆိုတာကမိမိပမာဏကိုမိမိမသိတဲ့တောင်းဆိုမှုမဟုတ်ဘူးလားဘုရားတို့သာလျင်မှပြုနိုင်တဲ့ဘုရားရာထူးကိုလိုချင်တယ်ဆိုတာကဒါကမိမိပမာဏကိုမိမိမသိတဲ့သဘောမဟုတ်ဘူးလားဟုတ်တယ်နော်ဒါကအဲ့လိုမျိုးပြောတဲ့အခါကျမြတ်စွာဘုရားရှင်ကလည်းသိရတယ်ဒီလိုပြောခြင်းအားမသိရောဘူးဆိုပြီးတော့ကြည့်ရတဲ့အခါမှာသုံးပါးရဲ့အခါမှာဘာကိုလက်ခံလိုက်လိုက်တာတွေပုံကဖြစ်ခဲ့ရလားအဖြစ်ခဲ့ဘူးမဖြစ်ခဲ့ပဲနဲ့မြတ်စွာဘုရားနဲ့ဆန့်ကျင်တဲ့ပြုတ်ပြီးတော့ညှောသားရေမဆက်ခဲ့ဘူးလားဆက်ခဲ့တယ်ဒါကြောင့်မို့ကျောသူသုံးပါးရဲ့အခါမှာအမြဲသောတာမဖြစ်တတ်ဘူးလားဆက်သက်တယ်ဒါကြောင့်မို့ဒီလိုလူမိုက်မျိုးကမပေါင်းသိရခြင်းဟာမကောင်းဘူးလားဟုတ်တယ်လူမိုက်ကဖြစ်ပါသေးလူကြည့်ဘုကုတောင်းကြည့်တယ်မှာဘယ်တော့ပဲဖန်တာဖန်တာရမ်းတာဖြစ်ပါသေးတောင်းကြည့်တယ်မှာရမ်းကြည့်ဖို့ဒီကိုဘယ်တော့ပဲဖန်တာဖန်တာတိတော့တိတော့တိဒါပေမဲ့ဘယ်တော့မှမသိဘူးတဲ့လူမိုက်တွေလည်းရှိတယ်ရမ်းမိုက်တွေလည်းမရှိကြဘူးလားရှိကြတယ်ဒါကြောင့်မို့ဒီလိုမျိုးလူမိုက်တွေနဲ့မပေါင်းသိရခင်းကစိတ်ကိုကောင်းတယ်ဆိုတဲ့အတွက်ကြောင့်လူမိုက်နဲ့အမြင်ရစေလူမိုက်တောင်းကိုမတားရခြင်းဆိုတဲ့ဒီလိုသူတွေကိုဒီနေ့ပြန်နာပြည့်တဲ့သူတော်ကောင်းတွေဘုရားမှာသူတောင်းတဲ့အခါမှာသူတောင်းမှုတစ်ခုတိုးပြီးတော့ဒီနေ့ကစပြီးတော့ပြုတတ်ဖို့မကောင်းဘူးလားဟုတ်ပြီဒါကြောင့်မို့လူဘဝလူတန်ဖို့ကိုရုပ်လျှောက်နေနိုင်တဲ့လူမိုက်နဲ့မပေါင်းသင်းမသက်သန်ခြင်းမမီဝဲခြင်းလူမိုက်စကားကိုမနှိမ့်ချခြင်းဆိုတဲ့ဒီလိုသိဉာဏ်လေးတွေနဲ့ဘဝကိုရည်တည်နိုင်တဲ့တရားပြည့်တစ်ခုကိုဆက်သန်းခဲ့ရဖို့အတွက်ဒီနေ့တို့ကြားလုံးတို့အားကြီးသည့်ရှင်ရတိသူတောင်းတကယ်လို့လေတရားနာပြည့်တဲ့ရန်သူတောင်းကြဖို့လိုတယ်လို့ဒီသင်္ကန်းကတည်ကြပါလို့နော်ဟုတ်ပြီလူဘဝလူတန်ဖို့ကိုတန်ဖို့ရှိရှိနဲ့အတိုးရှိရှိနဲ့သင်္ကန်းတို့ကိုအတုနိုင်ဖို့အဆုံးချနိုင်ဖို့အရန်အတွက်ကလူလိမ္မာတရားရှိကိုပေါင်းသိမြည်ဝဲသိတတ်ဖို့သိရင်းကြီးပါလေဒီလိုအတန်တန်မင်းသားဟာဘာကလေးတော်ကိုတပ်ပြတ်ခြင်းဆိုရင်ရှင်းပြကာရကကံကိုပြုလုပ်ခဲ့တာမှန်တယ်ဒီကံတော့တကယ်အကျိုးပေးကြပြီဆိုရင်တော့ဘာဝိအဝိသိငြင်းကြီးမှာအကျိုးပေးမှာအေကံအနှံနဲ့ဖြစ်ပါလေဒါပေမဲ့တစ်ချိန်ပေါ်ဒီရှင်ဒီဝတ္တသောင်းသားရသူသစ္စာများရှင်ကိုတောင်းတမ်းနေဆိုတဲ့စိတ်ဓာတ်နဲ့ဒီနည်းရဲ့တပန်းကြီးကတရင်ကြောင်းဆောင်ကိုဆန်းရွက်ပြီးတော့ရှင်ဒီဝဒဖြစ်တဲ့ပုဂ္ဂိုလ်ကဂရင်းကြောင်ဆောင်တဲ့မှာတတိပိသာရဲ့အချိန်ပေါ့ဒဏ္ဍာရောက်တဲ့အခါမှာဂရင်းကြောင်ဆောင်ကိုထားလိုက်တာလေဒီဂရင်းကြောင်ဆောင်ကိုသံဖို့လာခြင်းနဲ့တတိဖြစ်တဲ့ပုဂ္ဂိုလ်တွေကဒီကံဤမှာဒီဂရင်းကြောင်ဆောင်ကိုထားလိုက်ပြီရေသုံးသပ်နေဆိုတဲ့ရွယ်စဲနဲ့ရေသနာကပြီးသွားနေတယ်အဲ့ဒီအချိန်မှာရှင်ဒီဝဒရဲ့ကံတွေကတိုးပြေးကြပြီဖြစ်တဲ့အတွက်ကြောင့်မို့မဟာဗတိမြေကြီးဖြစ်တဲ့တမင်မဟာဗတိမြေကြီးတည်နေတယ်။သံဃာလို့မနယ်တော့အောင်အလုံးတရားကြီးနေတဲ့ဘုရားကိုသေးသေးဒီအောင်ပြုတဲ့ကံသံဃာသိခွဲတဲ့ဒီလိုအာတိဆုံးကံတွေကိုပြုခဲ့တဲ့ကံကြီးကတမင်ဖြစ်တဲ့မဟာဗတိမြေကြီးဆိုင်ရလို့မနယ်တော့အောင်လို့ထက်ချမ်းကွဲပြီးတော့အောင်ဆုံးမြေမျိုးလေးဘုရားကိုမြောက်ခဲ့ရမှာလား။ဟုတ်ကဲ့ရေဒီတင်းကိုသာသနာ့မင်းသားကြားတဲ့အခါမှာအလုံးတရားမှစုံလို့ကောင်းပြီအလုံးတရားမှစောက်ရွံ့နေတဲ့စိတ်ကြီးဖြစ်လာပြီအလုံးတရားမှဘူမန်နေတဲ့စိတ်ကြီးဖြစ်လာပြီမိမိလည်းပဲမေတော်ဖြစ်တဲ့ဒီမိသာရမိကြီးကိုတတ်ပြီမိမိလည်းပဲဒီလိုအကျိုးတွေကိုခံရတော့မလားဆိုတဲ့ဒီလိုစိတ်တွေကသဘောပေါက်နေဖြစ်ပေါ်လာပြီဒီလိုစိတ်ကြီးဖြစ်ပေါ်လာတဲ့အခါမှာညညဆိုရင်လည်းတဏ္ဍာပြီးတို့ပြီညညဆိုရင်လည်းအဲ့လူမပြောတဲ့အခါမှာစိတ်တွေကချက်ချလာပြီဒီတစ်ခါမှာကိုယ်ပင်ရာကိုရှာလာခဲ့ပြီပေါ့ကိုယ်ရဲ့ကိုယ်ပင်ရာကိုရှာတဲ့သူတဲ့စိတ်နဲ့မန္တေကိုမြင်နေတဲ့ဇီဝကစိတ်ပြာကိုလည်းမြင်တဲ့အခါမှာနောက်ဆုံးကဇီဝကစိတ်ပြာကနေပြီးတော့ဒီနေ့တို့ရေသာပြားလုံးတော်ကိုဖြည့်ကမဲ့လို့ရှိရင်တော့တဲ့တရားရနိုင်ပါလေဆိုပြီးတော့ဒီလိုမျိုးတံပေးတဲ့ဆက်ကြောင့်မို့မေတ္တာဖျားရှင်ဆိုတဲ့သူတော်ကောင်းကြီးကိုဒီလိုပဲဒီကခွေလဲလျောင်းပြီးဟောက်ပန်ပြီးသာသနာတော်ကြီးကိုဟောက်ပန်တဲ့တရားတွေထဲမှာကျန်တဲ့မရှိတဲ့ပုဂ္ဂိုလ်ပြဖြစ်အောင်လို့ကုသိုလ်ကံတွေကိုဆ တခြားစိုက်ပျိုးနိုင်လိုက်ခဲ့တဲ့အတွက်ကြောင့်မာဝီတိမြေမှာအကျိုးပေးတဲ့ကံရဲ့ကြီးနေတဲ့ကံကနေပြီးတော့လောဟဂုံကြီးငယ်မှာအရေးခံရတယ်ဆိုတဲ့သိငယ်တဲ့ကံကိုကျောင်းသွားရခြင်းပဲဖြစ်ပါလေဆိုတာတရားနာပြည့်စုံပြီးနားလည်ကြရင်နော်ဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့အနေနဲ့လူလိမ္မာတရားရှိကိုမြည်ဝဲစည်းကံပေါင်းဖို့ရခြင်းဟာဣမတံစည်းနေတဲ့ကုသိုလ်ကံတွေကိုမဖြစ်စေဘူးလားဣမတံအကောင်းနေတဲ့သုံးရခဲ့တဲ့အကုသိုလ်ကံတွေရဲ့အကျိုးတွေကိုလည်းချောပန်းသွားအောင်ကျန်နေပြီးတော့မပြုတ်ရင်ပြေးနိုင်ရဘူးလားပြုတ်ရင်ပြေးနိုင်ကြတယ်ဒါကြောင့်မို့ဘုရားတို့ဖျားအောင်တော့အဂိတိဆင်းရဲတဲ့ဟာလူမိုက်နဲ့မပေါင်းဖို့လိုတဲ့သူ့ကိုတောင်းပြီးရမှာလူလိမ္မာပညာရှိတဲ့ဘုံဘုံမိဝေသိကရပါလို့ဒီဆိုတဲ့သူ့ကိုဆက်ပြီးတောင်းခင်သာမန်ပဲဒါလို့သူ့တောင်းတယ်ဆိုရင်လက်တို့ကိုအစိုးရသောဘုဒ္ဓဂာမင်းဒီလိုအဂိတိဆင်းရဲတဲ့ဟာလူလိမ္မာပညာရှိကိုမြင်တွေ့ရပါလို့ဒီလူလိမ္မာပညာရှိတောင်းကိုတားရပါလို့ဒီလူလိမ္မာပညာရှိနဲ့ပေါင်းဖို့ပြီးဝဲသိကြရပါလို့ဤလူလိမ္မာပညာရှိနဲ့သံသာကသံသာပစကားပြောသူရပါလို့ဤလူလိမ္မာပညာရှိတို့ရဲ့စကားကိုနှစ်ထက်ရပါလို့ဤဒီလိုသူ့ကိုတောင်းခံတာကိုကြည့်လိုက်ရင်ဘုရားတို့မြတ်စွာဘုရားရှင်ဆိုတဲ့တော်ကောင်းကြီးဟာဏိမန်လမ်းကံကိုဏိမန်လမ်းမှန်လုပ်ပြီးမပြခဲ့ဘူးလားမတိုင်တုံးတဲ့မတိုင်တုံးတဲ့လုပ်ငန်းရပ်ကြီးမှာမတိုင်တုံးခဲ့ဘူးဆိုတာဘုရားတို့သာသနာ၄ပါးကိုကောင်းကျိုးချမ်းသာတွေဖြစ်အောင်လုပ်ခဲ့တဲ့အချိန်မှာမတွေ့မြင်ရဘူးလားဟုတ်ပြီဘုရားတို့လူလိမ္မာပညာရှိတွေဟာဒီနန်းလမ်းမှန်ကိုသုံးပြထားတတ်ကြပါတယ်ပညာရှိသူတော်ကောင်းတွေဟာတော်သူသုံးမှမင်းဆိုရင်လည်းတက်ခံလေးရှိကြတယ်ရန်ဒီဝရန်ဝီနီလူတဲ့မို့လူဝီကြီးကိုလည်းသိရဲ့သိတဲ့အတိုင်းနဲ့သိကြရဲ့ဒါကြောင့်မို့လူလိမ္မာပညာရှိကိုရင်တွေ့လိုပါ၏လူလိမ္မာပညာရှိအကြောင်းကိုစားရပါလို၏လူလိမ္မာပညာရှိနဲ့ပေါင်းဖို့မြည်ဝဲသိကြရပါလို၏လူလိမ္မာပညာရှိနဲ့သံလာပသံလာပစကားပြောဆိုရပါလို၏လူလိမ္မာပညာရှိပြောတဲ့စကားကိုနှစ်သက်ရပါလို၏ဆိုတဲ့စကားဟာလည်းဘုရင်တို့ကျမ်းနာပြည့်တဲ့သူတော်ကောင်းအပေါင်းတို့ဘေးဟာတောင်းတဲ့သူကမဟုတ်ဘူးလားဟုတ်တယ်ဘုရင်တို့လူလိမ္မာပညာရှိတဲ့ဘုံတည်မီဝဲရခြင်းဟာလူဘဝလူတန်ဘိုးကိုပြည့်တင်ပေးနိုင်တဲ့အတွက်ကြောင့်လူလိမ္မာပညာရှိတဲ့ညာကိုမိမိတို့ကချောက်အောင်သွားကြမှုမျိုးလဲလူလိမ္မာပညာရှိတဲ့ကျောက်သူအနေနဲ့စကားတွေကိုရန်သားတွေကမိမိတို့ကကြိုးစားကြမှုမျိုးလဲလူလိမ္မာပညာရှိတွေပြောတဲ့စကားကိုလည်းနှစ်ထိုက်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားကြဖို့လို့လူတွေဒီလိုကြိုးစားမှမိမိတို့ရဲ့လူဘဝလူတန်ဘိုးဟာတန်ဘိုးရှိမှဖြစ်ပါလေနော်ဟုတ်ပြီဇာနာပိသတ်ရှင်အင်္ဂတ်နေကြပြီလားအတန်ကြီးတွေကဒိန်ကုန်ကြပြီဟုတ်ပြီနော်အေးငယ်ရင်လည်းခေါ်ပါပဲဘာဖြစ်လို့လဲတရားကအဆုံးသတ်လို့မရသေးဘူးဘာဖြစ်လို့လဲခုမှမွေးပြီးတော့ဘဝပြတ်တမ်းနေတဲ့ကာလတွေပဲရှိနေသေးတယ်မဟုတ်ဘူးလားဗေဒီပို့ရမယ်ဗေဒီတော့ပို့ရမယ်ဟုတ်ပြီနော်ဟုတ်ပြီအဲ့ဒီပို့ပြီးတော့မှပဲတရားကိုသုံးသပ်တော့မယ်တရားနာနေတဲ့တရားနာနိုင်သလားဟုတ်ပြီနိုင်ရင်တော့ပို့မယ်နော်အေးဟုတ်ပြီဟုတ်ပြီဒီဘဝလူတန်ဘိုးဟာတနာရင်သိနေမှုတနာရည်သက်တော်မှုနောက်ကိုမလိုက်ပါမှအကျိုးပြည့်စုံတဲ့နိုင်ငံလိုပဲဒီဘဝလူတံဘိုးဟာတတိတိကံတွေကခွဲတန်းပြီးနေလိုပဲစိတ်တုံ့ပြန်ခံကြံဝိရိယသုံးတဲ့တရားတွေကလည်းပဲခွဲတန်းပြီးနေတာလိုပဲဒီမိုက်ကိုပေါင်းပေါ်ရခြင်းဆိုတဲ့အကြောင်းတရားလူလိမ္မာပညာရှိကိုပြည့်ဝစည်းကြရခြင်းဆိုတဲ့ဇုတရားတွေကမိမိတို့ရရှိထားတဲ့ဒီဘဝလူတံဘုံကိုအကျိုးရှိအကျိုးမြတ်နဲ့တွေ့ကိုပြအောင်ပြုလုပ်နိုင်တယ်ဆိုတာကိုသိခဲ့ကြပြီနော် ဟုတ်ပြီလူဘဝလူတန်ဘုံကိုအကျိုးရှိရှိကုန်လွန်နေတဲ့ဆိုရင်လူဘဝလူတန်ဘုံကိုမြင့်မြတ်သွားအောင်မြင့်သားသွားအောင်နေကြသွားအောင်ဒုက္ခနိုင်တဲ့သံသမျိုးသောသောင်းခြင်းရလည်းရှိနေသေးတယ်အဲ့ဒီကြောင့်ကလည်းဆိုရင်ဝိဉ္ဇဉ်တို့လေမိမိတို့နေဆိုင်တဲ့ဝိဉ္ဇဉ်ကနေရမိမိတို့ရဲ့တံပိုးကိုကြောင်းလေးပြီးမှဖြစ်ပါလေလူဘဝလူတံပိုးဟာမိမိတို့နေဆိုင်တဲ့ဝိဉ္ဇဉ်ပုံမှန်များစွာပြီးနေပါလေဝိဉ္ဇဉ်တို့ဒီကြောင်းလေးကိုပေါ်နေပို့ပြီးတော့အတိတ်ရဲ့ပေါ်လင်းလာရအောင်ဆိုတဲ့ရည်ချက်နဲ့ဒီလောကကြီးမှာတကယ်ကြိမ်းစားဖြစ်ပေါ်ခဲ့ဘူးတဲ့အဆုံးချင်းရာလေးတစ်ခုကိုဘုရင်ကြီးများကနေအားလုံးရဲ့အကျိုးကြီးပွားအလုပ်မှာကျိုးတုံရဲ့ဒီလိုစိတ်ဆန္ဒရှိနေတယ်နော်အဲဒီတော့ဦးဇင်းတို့1920ခုနှစ်ဒုက္ခပြုကြတယ်1920ခုနှစ်ဆိုရင်တော့အဲ့ဒီ1920ခုနှစ်ဒုက္ခဝိပါခဲ့တဲ့ပုဂ္ဂိုလ်တွေဒီနေ့အသက်ရှင်နေတော့ဦးမင်းဆိုရင်တော့အသက်ရှင်သလားလောက်ရှိနေအသက်80ဒါနည်းလောက်တော့ရှိနေပြီပေါ့ဟုတ်ပြီနော်ဒီပြည့်တဲ့တဲမှာအသက်80ဒါနည်းပုဂ္ဂိုလ်ပါလားမပါဘူးဒါဆိုရင်ဒီပြည့်ရရှိခဲ့တာကတရားတော်ပြည့်တဲ့တရားဟောပုဂ္ဂိုလ်တို့မမွေးဖွားခဲ့ရင်အချိန်ကားလို့မပြောနိုင်ဘူးလားဟုတ်ပြီအဲ့ဒီဖြစ်ရကလေးဟာဘောဂုံးရှင်ရဲ့အရေးပါမှုကိုကြောပြနေတဲ့အကြောင်းအရာလေးတစ်ခုပဲဖြစ်ပါတယ်။ဘုရင်တို့တောင်ကုရနဲ့ဖေကုနဲ့နောက်ဆုံးကအိန္ဒိယတိုင်းပြည်ကလကတာမြို့ရဲ့အနီနာဝန်းကျင်ပေါ့။နီနာဝန်းကျင်ဆိုတော့ညာနေတဲ့ကီလိုမီတာ130လောက်လန်ကွာရီရန်လေးတခုမှာပြင်းကြတာတခုဖြစ်ပေါ်လာခဲ့တယ်။ဒုတိယမှာဒုခွေတွေသားထဲမှာခွေတန်တန်နဲ့လူသားလူဦးကိုတွေ့ရပါတယ်ဆိုတဲ့ဒီပြင်းစကားလေးတခုဖြစ်ပေါ်ခဲ့ပါတယ်။ဒီလိုပြင်းစကားဟာတစားနဲ့တစားဆက်မဲ့သွားလိုက်တာနောက်ဆုံးသာသနာပြုပုဂ္ဂိုလ်တွေလို့ဆိုရမယ်အမိမောင်နှံလူဥပေါ်ဒီဝိသေသင်တာတော့ခရစ်တန်ဘာသာဝင်သာသနာပြုအမိမောင်နှံတဦးလို့တော့ဒီလိုသင်မိတယ်။ဒါနဲ့မှာတော့ပေါ်ပြထားခြင်းမရှိဘူး။သာသနာပြုအမိမောင်နှံဦးလို့ပဲပေါ်ပြထားနေပေါ့နော်။ဒီအမိမောင်နှံလည်းပဲဒီတည်ငုံစိတ်ဝင်သွားတာနဲ့ဒီတည်သားတဲ့တောကြီးတဲ့ကိုဝင်သွားပြီးတော့လေလာသမှုသူသူနာမှုသုံးသမ်းမှုပြုလိုက်တဲ့အခါမှာတကယ်ပဲတော့ခွေးတွေဈာထဲမှာလူသားသင်္ဆစ်ဖြစ်တဲ့ပုဂ္ဂိုလ်နှုတ်ဟာခွေးတွေကဲ့သို့တော်တော်ပြီးတော့နေနေတာကိုတွေ့နေရတယ်ဒီလိုတွေ့လိုက်တဲ့အခါမှာကုသဖြစ်တယ်ကုသဖြစ်တဲ့အတွက်ကြောင့်ဒီတော့ခွေးတွေဈာထဲကနေပြီးတော့ခက်ခက်ခက်ခဲတဲ့ဒီလူသားနှုတ်ကိုဖန်တီးပြီးတော့မိဘနဲ့ကျောင်းကိုပို့ပြီးတော့လူသားကျန်လေဖြစ်မြောက်ရေးဆိုတဲ့ဤမှန်းတဲ့နဲ့ပညာတွေကိုပြန်လေသိဖို့ရင်အတွက်ကြိုးစားခဲ့တာပါတယ်ဒီလူသားသင်္ဆစ်ဖြစ်နေတဲ့ဒီခွေးတန်တန်ခွေးဘဝလိုရည်ဒီလှူရှားနေတဲ့ဒီလူသားတို့လေးကိုဆန်းစည်းလိုက်တဲ့အခါမှာပြည့်စည်လိုက်ရတာကတော့အမျိုးသားတို့မဟုတ်ပါဘူးအမျိုးသမီးငယ်လေးနှစ်ဦးဖြစ်နေတယ်ဆိုတာကိုသိလိုက်ကြတယ်။အသက်ရေကိုခမန်းသိလိုက်တဲ့အခါကျတော့ရှင်းနစ်ခွဲရွယ်လောက်ရှိနေတာပြီ။ဒီအမျိုးသမီးငယ်လေးနှစ်ဦးဟာဒေါခွေးတွေကပြုစုဆောက်ဆောင်ပြီးတော့ဒေါခွေးကြီးသားမှာကြီးပြင်းလာရတော့ခွေးကမွေးခွေးသားမဖြစ်ဘူးလား။ဒေါခွေးကမွေးရင်လည်းဒေါခွေးကြီးပဲဖြစ်သွားမှာ။လူကမွေးလူသားပဲဖြစ်ဘူးလားဟုတ်ပါဘူး။ဒါပေမဲ့ဒီဖြစ်ရမှာရှိလိုက်တော့လူသားကနေမွေးဖွားထားတဲ့ဒီမျိုးသမီးငယ်လေးနှစ်ဦးဟာ ခွေးဒီနဲ့ပြီးရင်လာခဲ့ရတော့ခွေးသင်္ဖြစ်ဖြစ်နေတကယ်လို့ခွေးတန်တန်နဲ့ခွေးရဲ့လှုပ်ရှားမှုဂုဏ်တန်တွေနဲ့နေနိုင်ရတာကိုသိလိုက်ရတယ်ဆိုလို့ရှိရင်ဘုရင်ဟာသတ္တဝါတို့ကိုလွန်စွာမှသံမိုးနေတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီလိုနဲ့ဒီမြင့်မြင့်နေလေးတို့ကိုကုံလာနဲ့အုံရာဆိုပြီးတော့နာမည်ပေးလိုက်တယ်နာမည်ပေးပြီးတော့ဘယ်လိုခေါ်လဲကုံလာနဲ့အုံရာတဲ့ဒါတို့ဘာသာရဲ့နာမည်ပေါ့ဘုရင်တို့မြန်မာဘာသာတော့မဟုတ်ဘူးပေါ့နော်ကုံလာအုံရာလို့ခေါ်တယ်ဟုတ်ပြီအုံရာကတော့ဒီမှာမျိုးလို့သူတို့သတ်မှတ်ကြပဲကုံလာကတော့အမကြီးလို့သူတို့ပြောတယ်နော်ဟုတ်ပြီဒီသာသနာမျိုးသတိမောင်နှံဟာကျွန်တော်ဝိရိယကိုယုံတဲ့ဓာတ်တော်ရှိတယ်။ဉာဏ်ကိုယုံတဲ့ဓာတ်တော်ရှိတယ်။ကံကိုယုံတဲ့ဓာတ်တော်ဆိုပြီးတော့ရှိခဲ့လို့ရတယ်။အဲ့ဒီမှာဝိရိယကိုယုံတဲ့ဓာတ်ကတဏှာတွေတွေကိုမြင်နေဆိုရင်လည်းအလုံးတရားလင်းလင်းမြန်မြန်နဲ့ကံနဲ့ဝေးတဲ့ရည်တဲ့နေရာကိုကြီးသွားလိုက်တယ်။ဒါကဉာဏ်ယုံတဲ့ငါကတော့ဘယ်လိုလုပ်လဲတဏှာတေတွေကိုမြင်တဲ့အခါမှာအေးဒီလိုပဲတဏှာတေတွေကသူ့ကိုဖမ်းလိုက်ပြီဖမ်းလိုက်တဲ့အခါမှာရေစက်နားလေးမှာသူကသင်ဟန်ဆောင်လိုက်တယ်သင်ဟန်ဆောင်လိုက်တဲ့အခါမှာအဲ့တော့တဏှာတေတွေကသွားချင်းသွားလေဟောဒီငါတော့သင်နေပြီဆိုပြီးတော့ရေစက်လေးမှာဆက်လိုက်တယ်ဆက်လိုက်တယ်ဆိုတဲ့အခါမှာလည်းဉာဏ်ယုံနဲ့နောက်ပြတဲ့အတွက်ကြောင့်အလုံးစရာစဉ်းနေမြန်တဲ့ရေထဲကိုပြင်းထန်သွားတဲ့အတွက်ကြောင့်အသက်သေးတာလေလုံးဝသွားချင်းကံကိုယုံတဲ့ငါကိုကြည့်လိုက်။ရာရာကံတိုင်းနဲ့ဖြစ်မှာပါလေ။ကံသာလေးရင်းကြည့်တာပဲ။ကံအားလို့သာဖြစ်မှာပေါ့။ဆိုပြီးတော့ဒီတိုင်းနဲ့ဒီတိုင်းနဲ့တဏှာတွေကဖမ်းလိုက်ပြီ။ဖမ်းပြီးတော့လုပ်ပြင်းနဲ့တန်လို့လိုက်တယ်နောက်ဆုံးမှာဖြစ်သွားလေ။ဒီသွားတယ်။ဘုရားတို့ဝိရိယယုံတဲ့ငါကိုကြည့်လိုက်။သူ့မှာအသက်ရှင်နေတဲ့ကံလေးရှိနေတယ်လို့မပြောနိုင်ဘူးလား။ဟုတ်ပြီ။သူ့မှာဉာဏ်လည်းမရှိနေဘူးလားဒီလေကိုပြည့်စင်ရမယ်ဆိုတော့ဉာဏ်လည်းမရှိနေဘူးလားလက်တည့်တည့်ကြဝိရိယကိုလည်းမထုတ်လိုက်ဘူးလားအဲ့လိုထုတ်လိုက်တဲ့အတွက်ကြောင့်အသက်ပေးကနေမလို့ပြောင်းသွားဘူးလားဟုတ်ပြီဉာဏ်ယုံတဲ့ငါကိုကြည့်ဉာဏ်ယုံတဲ့ငါကိုကြည့်လိုက်တဲ့အခါမှာအသေးလေးကနေလွတ်မြောက်နေတဲ့ကံလည်းမရှိနေဘူးလားဟုတ်ပြီဉာဏ်ကလည်းသူ့မှာမရှိနေဘူးလားဒီတဲ့အခါမှာရေစက်မပြည့်စက်လိုက်တဲ့အခါမှာရေထဲကိုနေပြန်သွားဒီသိနေသူတွေဝိရိယလည်းသူ့မှာမရှိဘူးနော်။ဘာလို့ကံညာဝိရိယသုံးခုလုံးသူကအခုပဲမရနိုင်ဘူး။အဲဒါမို့သူကအသက်သေးကနေမလို့ရောက်သွားဘူးနော်။ဒီနေ့သွားရင်ကံတစ်ခုတည်းကိုပြီးကိုလိုက်တဲ့ငါးကလေးကတော့အသက်မသေးသွားရောက်ဘူးလား။ဟုတ်ပြီ။ဒီငါးသုံးကံကိုဥမာပြုပြီးတော့လည်းမိမိတို့ဘဝမှာကံတစ်ခုတည်းကိုလည်းမမီကိုထားကြနဲ့။ပြစ္ဆုတ်ကံကံပြစ္ဆုတ်ကံညာပြစ္ဆုတ်ကံဝိရိယပြစ္ဆုတ်ကံတတိယတွေနဲ့မိမိတို့ကထောက်ပံ့ပြီးတော့ကြိုးစားလိုက်ပါမှဒါလျှင်မိမိတို့ရဲ့ဘဝကလေးကိုမိမိတို့ကတန်ဖိုးဖြစ်ရှိနေကျူးတူကြိုးထောင်နေကြမှာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မိမိတို့လူဘဝလူတန်ဖိုးကိုမိမိတို့ကဖြစ်နေနေတန်ဖိုးရှိရှိနေဖြစ်နေကြတယ်ဆိုရင်ကံညာဝိရိယတတိဆိုတဲ့တရားတွေကိုမိမိတို့ကစောင့်ကြည့်ပြီးတော့အာထုတ်ကြလို့မလိုဘူးလားလူရဲ့လူဘဝလူတန်ဖိုးကိုရုပ်လျှောက်ဇေနဲ့တရားတစ်ခုရှိတယ်။လူမိုက်နဲ့ပေါင်းတီးဝင်ရရှိခြင်းဆိုတာလူဘဝလူတန်ဖိုးကိုရုပ်လျှောက်ဇေနဲ့တရားတစ်ခုသာဖြစ်ပါလေ။ဒီလိုဗန္ဒသက်နိဗ္ဗာန်ကိုကြည့်ရတယ်ဆိုရင်ပေါ့။နိဗ္ဗာန်ဆိုတဲ့သံဃာကြီးကိုဖွင့်တဲ့နိုင်တဲ့ဒီရဲ့ပြိတ္တိနဲ့ပြိတ္တိနေလာတော့ညာလေးပဲဒီဘက်ကဆိုတဲ့လူမိုက်နဲ့ပေါင်းသိပင်ရလိမ့်ဘူးလားလူမိုက်ပြောတဲ့စကားကိုလည်းလက်ခံခွင့်မပေးနိုင်ဘူးလားလူမိုက်ပြောတဲ့အတိုင်းလေးပဲအမထုတ်နိုင်ဘူးလားလူမိုက်ပြောတဲ့အတိုင်းကိုအထုတ်မိလိုက်တဲ့အတွက်ကြောင့်ဒီနေ့အသာတတ်နေတာလောဟကုံပင်ငရဲမှာဘယ်မှခံကြည့်တော့ဘူးလားဒါဟာတန်ဖိုးရှိတဲ့ပြိတ္တိကိုရရှိထားပါလေနဲ့တန်ဖိုးရှိတဲ့ဉာဏ်ရှင်တဲ့ပြိတ္တိကိုရရှိထားပါလေနဲ့ လူမိုက်နဲ့ကောင်းစင်းမိသေးရဲ့အပြစ်မဟုတ်ဘူးနော
်ဟုတ်တယ်ဒါကြောင့်မို့
လူမိုက်နဲ့မကောင်းစင်းမိဖို့ကစိတ်ရင်းမသိဘူးလား
အေးကြီးလေ
လူမိုက်ဆိုတာဘယ်လိုသဘာဝရှိတယ်လဲလူမိုက်ဆိုတဲ့သဘာဝကကံနဲ့ပတ်သောလက္ခဏာရှိတယ်လူမိုက်တယောက်လူတိနိုင်တဲ့တရားတွေရှိတယ်လူမိုက်တယောက်လူဒီတရားတွေကိုသိရင်သိနိုင်တယ်ဆိုလို့ရှိရင်သူရဲ့ကာယကံမှုဝစီကံမှုမနောကံမှုလို့ခေါ်တဲ့ကံတွေကိုကြည့်လိုက်ရင်ဆိုရင်ကာယကံမှုတွေကမစင်မြဲဖြစ်နေတယ်ဘုဒ္ဓဒကာတွေကိုလည်းတင်းတင်းကြီးကြောနေပြီ။ခုံတိုက်တဲ့ဒကာတွေရှိခင်နေတဲ့ပုဂ္ဂိုလ်တို့ကမှရှိခင်မှုတွေပြပြတော့ဟိုဘက်နဲ့ကြောဒီဘက်နဲ့ကြောဆိုရင်ခုံတိုက်ဒကာတွေကိုလည်းကြောနေပြီ။ဇန်နန်းတဲ့ဒကာတွေကိုလည်းနာမခံတာအောင်ကြောနေပြီ။ပိန်ချင်းတဲ့ဒကာတွေကိုလည်းကြောနေပြီဆိုရင်သူကဝတိကံအစဉ်ကျခုလို့မပြောနိုင်ဘူးလား။ဟုတ်ပြီသူဟာသူ့တက်ကိုလည်းတတ်နေတယ်သူသားများတွေကိုလည်းပဲဖြစ်စည်းနေတယ်သူ့သားပစ္စည်းတွေကိုလည်းခိုးယူနေတယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဟာကာယကံမှုတွေမတင်ကျဲတဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလားဒီလိုကာယကံဝစီကံတွေမတင်ကျဲခြင်းဟာမနောကံကဒီပြစ်စော်ချက်ကျုံးလို့ဖြစ်လာတာမဟုတ်ဘူးလားဟုတ်ပြီဒါဆိုလို့ရှိရင်ဒီလိုမတင်ကျဲတဲ့ကာယကံဝစီကံမနောကံတွေပြုတ်နေနေတဲ့ပုဂ္ဂိုလ်တယောက်ကိုတွေ့ဒီကံတွေကလူမိုက်လို့ပတ်ကြောင်းလက္ခဏာမဖြစ်သေးဘူးလားဒါကြောင့်မြတ်စွာဘုရားကညီပြီးတော့ကမ္မလက္ခဏာဘိက္ခူရိဘာလောတဲ့ဒါလဆိုရင်လူမိုက်လို့တိကြောင်းဆိုတာကကံနဲ့မသားကြောင်းလက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်ပြတော်မူတာနေတော့နောက်တစ်ခုမိမိတို့ယူလင်းပါပညာရှိလို့လည်းလည်းကံနဲ့မသားလက္ခဏာရှိတယ်ပုဂ္ဂိုလ်တယောက်ရဲ့ကံကိုကြည့်လိုက်ဒီပုဂ္ဂိုလ်တရားရဲ့ကံတွေကကျူတင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကပညာရှိသတော်ကောင်းလို့သူ့ရဲ့ကံကအမှတ်သားမကြည့်သေးဘူးလားကြည့်ပေးတယ်။ဒါကိုပဲမြတ်စွာဘုရားရှင်ကနေပြီးတော့ကမ္မလက္ခဏောသန္တိတော်တဲ့ပညာရှိသတော်ကောင်းလို့ကံလေးသတ်သားကြောင့်လက္ခဏာရှိတယ်လို့ဒီလိုမြတ်စွာဘုရားရှင်မိန့်တော်မူပါတယ်နော်။အဲဒီတော့ပုဂ္ဂိုလ်တရားရဲ့ကာယကဝတိကမနောကံတွေကိုကြည့်လိုက်ဒီကံတွေကသူစင်နေကြတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာပညာရှိတော်ကောင်းလို့မသိနိုင်ဘူးလားသိနေတယ်အခုရှင်ဒီဝတ္တကိုကြည့်ကာယကံကိုကြည့်လိုက်ရင်ဆိုရင်လည်းသာဖြာရှင်ကိုနီးညွန်းညွန်းနဲ့တတ်ပြတ်ဖို့ရန်အတွက်မကြိုးစားခဲ့ဘူးလားဒီသမားတွေကိုသင်လို့ပြီးတော့လည်းသာဖြာရှင်ကိုတတ်ဖို့ရန်လည်းမခိုင်းစေခဲ့ဘူးလားဝတိကံမသိခြင်းမှုကိုလည်းရှင်ဒီဝဒဆောင်မတွေ့ရဘူးလားတွေ့ရပါဘူးဗျာဟုတ်ပြီဒီကံရကံဝတိကံနှစ်ပေါင်းစလုံးဟာမနောကံကနေစိတ်ဆိုတင်ကျွန်းလိုက်တဲ့အတွက်ကြောင့်မဟုတ်ဘူးလားဟုတ်ပါဘူးဗျာဒါဆိုရင်ရှင်ဒီဝဒဟာလူမိုက်လားပြန်လို့ရှိလားပြန်မဲ့ဒါဆိုလို့ရှိရင်အတတတမင်းသားချစ်တဲ့ချစ်တဲ့တဲ့အကျိုးတရားချစ်တဲ့ချစ်တဲ့တဲ့အကျိုးစီးပွားကိုမရရှိလိုက်တာကဘာလို့လို့ခေါ်တဲ့လူမိုက်နဲ့ပေါင်းသိပြီးလိုက်လို့မဟုတ်ဘူးလားဟုတ်ပြီဒါဆိုလို့ရှိရင်တန်ဖိုးရှိတဲ့ဘဝတစ်ခုကိုတန်ဖိုးရှိရှိနဲ့အကျိုးရှိရှိဖြစ်အောင်မိမိတို့ကဂုဏ်လုံးစင်စင်နဲ့အတုံးချစင်စင်လက်တွေ့ကျင့်ကြံစင်စင်ဆိုလို့ရှိရင်အဲ့လိုကာယကံမတင်ကျဲနေတဲ့ပုဂ္ဂိုလ်တွေဝစီကံမတင်ကျဲတဲ့ပုဂ္ဂိုလ်တွေမနောကံမတင်ကျဲနေတဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါမှာမိမိတို့ကပေါင်းသိဖို့ကောင်းပါမလားမကောင်းပါဘူးဘယ်လိုမှမဖြစ်တော့ပါဘူးဒါကြောင့်ဒီနေရာလေးမှာလူမိုက်ဆိုတဲ့ပုဂ္ဂိုလ်တွေနဲ့မပေါင်းသိထိုက်တဲ့သဘာဝလေးဦးဇင်းတို့ရေပေါ်ပြအလောင်းတော်ဘုရားအာဂိတိရှင်ရသိဖြစ်တဲ့ရှင်တို့ကသူတောင်းခဲ့တယ်သူတောင်းမှုလေးကိုဒါကကမှပေါင်းသရောကောင်းလို့အကျိုးရှိစေခြင်းကဒီနေရာလေးမှာဖြစ်နေတယ်နည်းနည်းလေးကြိုးကျင်ပါမယ်နော်ဟုတ်ပြီအာဂိတိရှင်ရသိဆိုတာကသံဃာရေးတဲ့ဝိုင်းဝိုင်းလေးတွေလူလူမကြီးတဲ့စောမြန်ကြီးတဲ့မှာကိုပြုံးတိုံတပြုံးပြုံးနဲ့သမဏစင်စေဝိပဿနာစင်စင်ကြီးကိုလက်ပြစ်တဲ့ကျိုးကိုအားထုတ်နေပြီးတော့ဘုရားပြဖို့ရန်အတွက်ပါရမီ၄ပါးကိုဖြစ်တဲ့နေတဲ့ပုဂ္ဂိုလ်ပဲဖြစ်ပါလေ။ဥဒေတို့အာဂိတိရှင်ရင်သိဘုရားလောင်းတော်ရဲ့ သီလကုံတမာတိကိုပညာကုံတွေကလွန်တရားမှအောင်းကောင်းတဲ့အတွက်ဘဒံမြင့်ကြီးဂန္ဓုပရလာမြတ်တော်ဖြာကြီးလည်းနဲ့သိပါလေအချင်းသာကိုကြပြီကြတဲ့အခါမှာဒီအငယ်ကြီးသင်ရတဲ့ရဲ့နှလုံးသားဓာတ်ခံကိုသိလို့တဲ့အတွက်ကြောင့်ကိုသုံးသမ်းပြီဒီလိုပဲဆိုကြလို့နောက်ဆုံးအငယ်ကြီးသင်ရတဲ့ရဲ့ဘုရားဖြစ်လို့တဲ့ဓကံနဲ့ပါဠိကိုဖြစ်ဖြစ်နေတဲ့စွာကိုသိလိုက်ရတဲ့အခါမှာအလွန်တရာမှကြီးညွန်သွားတဲ့အတွက်ကြောင့်တို့ရစုတောင်းဖို့အတွက်ကိုကျောက်သူကိမှုပါလေအဲဒီကမှာအကိဉ္စီချင်းရသေးကနေတောင်းဆိုခဲ့တဲ့အစူရင်းတွေကသူတို့ကိုပြန်ဆိုကြတယ်လက်တွေ့ကိုဆိုရတော့ဘုရားအစလို့အကိဉ္စီချင်းရသေးဟာလူမိုက်တွေကိုမမြင်ရပါလို့ကြီးလူမိုက်အကြောင်းကိုမသားရပါလို့လူမိုက်နဲ့မပေါင်းပေါ်မမီဝဲရပါလို့လူမိုက်နဲ့အလားပါဒလားပါစကားမပြောဆိုရပါလို့လူမိုက်ပြောတဲ့စကားကိုမနှိမ့်ဆက်ရပါလို့ဒီလိုသူတောင်းပါလေဒီသူကိုဒီဘာရကမတိတောင်းဖို့မကောင်းဘူးဘုရားတို့တရားပြဖို့ရင်ပါရမီဖြည့်နေခဲ့တယ်တရားလုံးတော့ဒီပင်လေဒီလိုသူ့ကိုတောင်းတယ်ဒီလိုသူ့ကိုတောင်းရင်ဒီလိုသူ့ကဒီလားဆိုတဲ့မျိုးပေါ်မှာရက်တည်ပြီးတော့ဒီလိုကုသိုလ်ဒီလိုသူ့တောင်းကိုပြုတ်လိုက်တယ်ဆိုရင်ဒီလားရှိတယ်ပုဂ္ဂိုလ်ရဲ့တောင်းတတ်တဲ့ဘုရားမြတ်မချွတ်ဧကံစိတ္တဘုံမယ်လို့ဗျာဟောပါတယ်လို့ရက်တော်ပြားရှင်မိတော်မူတဲ့အတိုင်းပဲဒီလိုသူ့လေးတွေကိုတောင်းလိုက်ဆိုရင်လူမိုက်တွေကိုမမြင်ရဘူးဆိုရင်မကောင်းဘူးလားလူမိတ်တောင်းကိုမတရားဘူးဆိုလို့ရှိရင်ချမ်းသာမှုမဖြစ်ဘူးလားလူမိတ်နဲ့မပေါင်းဖို့ရဘူးဆိုလို့ရှိရင်သာသနာ့နေသားကလေးတို့အကျိုးရုပ်တဲ့အဖြစ်မျိုးဖြစ်ပါတော့မလားလူမိတ်နဲ့အန္တရာယ်ဇန္နာပစကားမပြောဆိုရဘူးဆိုလို့ရှိရင်သာသနာ့လူအကျိုးရုပ်ပါတော့မလားလူမိတ်ပြောတဲ့စကားကိုလည်းမနစ်ထိုက်တဲ့ပုဂ္ဂိုလ်အန္တရာယ်ဇန္နာပစကားပြောခြင်းရခြင်းဆိုတော့မှလူမိတ်ရဲ့စကားကိုမနစ်ဆိုင်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်အစတက်လို့လူမိုက်ရဲ့စကားနောက်လိုက်ပြီးတော့ကျင့်ကြံသူ့ကိုအားထုတ်ပြီးအကျိုးမဲ့ဖြစ်စေတဲ့လောဟဂုံမြင်ရဲ့မှာငြိခံရရတဲ့ဘဝမျိုးဖြစ်ပါတော့မလားမဖြစ်တော့ဘူးဒါကြောင့်လူမိုက်ကိုအမြင်တွေ့ရပါလို့လူမိုက်အတောင်းကိုမကြရပါလို့လူမိုက်ကိုမပေါင်းဖော်ရပါလို့လူမိုက်ရဲ့အလားပါသလားပါစကားမပြောသူရပါလို့လူမိုက်ပြောတဲ့စကားကိုမနစ်နဲ့ရပါလို့ဤလို့ဒီလိုပါကြောက်ဟာကိတိစင်ရသိဟာတောင်းရပါသလဲလို့လက်တော့ကိုဆိုရတယ်စကားမင်းကမင်းညံ့လိုက်တဲ့အခါမှာလူမိုက်ဆိုတာကနိမန်လန်းလန်းဟုတ်ဒီကိုနိမန်လန်းလန်းလုံးကြီးတက်တက်ပါတယ်မတိုက်တွန်းတဲ့မတိုက်တွန်းထိုက်တဲ့လုံငန်းရည်ဒီမှာလွတ်သာလွတ်ပါလို့ဒီလူမိုက်တွေကတိုက်တွန်းတက်ပါတယ်မိမလမ်းမကိုအဆုံးပြန်ဆက်တတ်ကြတယ်သူကိုပြောသူသုံးမပင်ဆိုရင်လည်းပြောရကောင်းသလားဆိုပြီးတော့အနည်းဆက်တတ်တယ်လူပြင်းကိုလူကြီးကိုလည်းမသိဘူးရဲပြင်းကိုရဲမိကြီးကိုလည်းမသိဘူးသိတယ်ဆိုရင်လည်းဘယ်တော့မှမသိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်လူမိုက်တွေနဲ့မမြင်ရလို့မကြရလို့မပေါင်းပေါ်ရလို့သန္တာပသန္တာပမပြောသူရလို့ချင်းလူမကျော်တဲ့စကားကိုမနစ်နဲ့ရလို့ခြင်းနဲ့ဖြစ်ပါလေလို့ဒီလိုမျိုးဦးဇင်းတို့ဖျားဆောင်တော်အဂတိရှင်ရသေးကံပြန်လည်ပြီးတော့ပြေတော်ဘုခေဒါလေးနော်ဟုတ်ပြီအကြေကြေးကြည့်လိုက်လေဆိုရင်ပေါ့ဦးဇင်းတို့ရှင်ဒီဝဇ္ဇဟာဟောကနေတော်ဖြစ်တဲ့အလုံးတရားမှကျေးဇူးကြီးမားလာတဲ့ကျေးဇူးဂုံတွေနဲ့ပြည့်စုံနေတဲ့ဟောကနေတော်ဖြစ်သူကိုတတ်ဖို့ဉာဏ်တိုက်တွန်းတယ်ဆိုတာကမိမလမ်းမကိုမိမလမ်းမလုပ်ပြီးတော့ကြာတာမဟုတ်ဘူးလားမတိုက်တွန်းတဲ့မတိုက်တွန်းနိုင်တဲ့အလုပ်ကိုလွတ်တာလွတ်ပါဆိုပြီးတော့တိုက်တွန်းတာမဟုတ်ဘူးလားမိမလမ်းမကိုချွတ်မြတ်ထားတာမဟုတ်ဘူးလားဟုတ်ပြီလက်တော်ပြရှင်ကိုရှင်ဒီဝတ်ကနေပြီးတော့လက်တော်ပြရှင်တက်တော်ကြည့်ပါပြီလက်တော်ပြရှင်ကဖလားသမာဘတ်ကိုဝင်စားပြီးတော့ဆက်ကျန်းသသာနဲ့နေတော်မူပါတတိတော်ကိုသံဃာတွေကိုအပ်ပြီးတော့တတိတော်သံဃာတွေကိုသတ်ချက်ပါမယ်မြတ်စွာဘုရားဆိုပြီးတော့သံဃာတော်တွေကိုအပ်ခိုင်းတယ်ဆိုတာကမိမိပမာဏကိုမိမိမသိတဲ့ ်ဆောင်ကျုံမှုမဟုတ်ဘူးလားဘုရားတို့သာလျင်မှပြုနိုင်တဲ့ဘုရားရာဇဝင်ကိုလိုချင်တယ်ဆိုတာကဒါကမိမိပမာဏကိုမိမိမသိတဲ့သဘောမဟုတ်ဘူးလားဟုတ်တယ်နော်ဒါကအဲ့လိုပြောတဲ့အခါကျလက်ဆောင်ဘုရားရှင်ကနေကြည့်ရတယ်ဒီလိုပြောခြင်းဟာမသိလျော်ဘူးဆိုပြီးတော့ကြည့်ရတဲ့အခါမှာသုံးပါးတဲ့အခါမှာဒါကိုလက်ခံနိုင်လိုက်လာတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်လားမဖြစ်ခဲ့ဘူးမဖြစ်ခဲ့ဘဲနဲ့လက်သာပြားနဲ့ဆန့်ကျင်တဲ့ပြုပြီးတော့မြင်တော့တာကြီးမဖြစ်ခဲ့ဘူးလားဖြစ်ခဲ့တယ်ဒါကြောင့်မို့ကျောသူသုံးပါးတဲ့အခါမှာအမြဲဒေါသမဖြစ်တတ်ဘူးလားဖြစ်တတ်တယ်ဒါကြောင့်မို့ဒီလိုလူမိုက်မျိုးကိုမပေါင်းသိရခြင်းကမကောင်းဘူးလားကောင်းတယ်လူမိုက်ကဖြစ်ပါသည်လူကျင့်ဝတ်ကိုသာဥကြီးထဲမှာဘလောက်ပင်ဖန်တာဖန်တာရန်သာဖြစ်ပါစေ။သောင်းကြီးတွေမှာရန်ကျင့်ဖို့ဒီကိုဘယ်လောက်ပဲသတ်သားမှန်းသာတိတော့တိတော့သိတယ်။ဒါပေမဲ့ဘယ်တော့မှမသိဘူးတဲ့။လူမိုက်တွေလည်းရှိတယ်၊ရန်မိုက်တွေလည်းမရှိကြဘူးလား။ရှိကြလေ။ဒါကြောင့်မို့ဒီလိုမျိုးလူမိုက်တွေနဲ့မပေါင်းသိရခြင်းကစိတ်ကိုကောင်းတယ်ဆိုတဲ့အတွက်ကြောင့်လူမိုက်နဲ့အမြင်ရခြင်းလူမိုက်တောင်းကိုမကြားရခြင်းဆိုတဲ့ဒီလိုစုတွေကိုဒီနေ့တရားတော်ကြည့်တဲ့သူတော်ကောင်းတွေဘုရားမှာသူတောင်းတဲ့အခါမှာသူတောင်းမှုတစ်ခုတိုးပြီးတော့ဒီနေ့ကဆက်ပြီးတော့ပြုတတ်ဖို့မကောင်းဘူးလားဟုတ်ပြီဒါကြောင့်မို့လူဘဝလူတန်ဖို့ကိုရုပ်ရှောက်နေနိုင်တဲ့လူမိုက်နဲ့မပေါင်းသင်းမသစ္စာချင်းမမီဝဲချင်းလူမိုက်စကားကိုမနှိမ့်ဆိုင်ခြင်းဆိုတဲ့ဒီလိုအသိဉာဏ်လေးတွေနဲ့ဘဝကိုရည်တည်နိုင်တဲ့သံဃာကြီးတစ်ခုကိုဖြတ်သန်းခဲ့ရဖို့အတွက်ဒီနေ့တို့ပြောင်းလောင်းတော်အကြီးကြီးရှင်ရတိသူတောင်းတကယ်ဆိုလေဆရာသာပြည့်တဲ့ရသူတောင်းကြဘူးလို့ရဲလို့ဒီသင်္ကတော့ပြန်ကြောက်ပါလို့နော်ဟုတ်ပြီလူဘဝလူတန်ဖို့ကိုတန်ဖို့ရှိနေအကျိုးရှိရှိနေသင်္ကန်တုတ်ကိုအထုတ်နိုင်ဖို့အသုံးချနိုင်ဖို့အရင်အတွက်ကလူလိမ္မာတင်ညာရှိကိုပေါင်းသိမြည်ဝဲသိကနေဖို့စိတ်ရင်းကြီးပါလေဒီနေ့တို့အတတမင်းသားဟာဘာကနေတော်ကိုတက်ပြက်ခြင်းဆိုရဲဒီကံကကံကိုပြုလုံခဲ့တာဆိုရင်ဒီကံတော့တကယ်အကျိုးပေးကြပြီဆိုရင်တော့မာဝိအဝိသိငယ်ကြီးမှာအကျိုးပေးမှာအေကံနှံနေဖြစ်ပါပြီ။ဒါပေမဲ့တချိန်ပေါ်ဒီရှင်ကျေဝတ္တသုံးသရလူမြတ်စွာဘုရားရှင်ကိုတောင်းတနေလို့စိတ်တက်နေဒီနည်းရဲ့တပြည့်တပန်းတွေကဂရင်းကြောင်ဆောင်ကိုဆန်းရပြီးတော့ရှင်ကျေဝတ္တဖြစ်တဲ့ပုဂ္ဂိုလ်ကဂရင်းကြောင်ဆောင်တဲ့မှာတက်ပြီးပြီးပါတဲ့အကျိဘဒဏ္ဍာရောက်တဲ့အခါမှာဂရေနောင်သောကိုထားလိုက်ကြတယ်။ဒီဂရေနောင်သောကိုသံဖို့လာခြင်းတည်းတပြည့်ဖြစ်တဲ့ပုဂ္ဂိုလ်တွေကဒီကံဤမှာဒီဂရေနောင်သောကိုထားလိုက်ပြီ။ရေတုံးတတ်နေဆိုတဲ့ရွယ်ချင်းတွေရေသနာကပြီးသွားလိုက်ကြတယ်။အဲ့ဒီချိန်မှာရှင်ဒီဝတ္တရေကံတွေကကျိုးပေးကြပြီဖြစ်တဲ့အတွက်ကြောင့်မဟာဗတိမြေကြီးဖြစ်တဲ့တပ်နဲ့မဟာဗတိမြေကြီးဖြစ်တယ်လေ။ဒါကြောင့်လို့မနေတော့အောင်အလုံးစရာကြီးနေတဲ့ဘုရားကိုသိသိဒီအောင်ပြုတဲ့ကံကံကသင်းခွဲတယ်ဒီလိုအာတိလုံးကံတွေကိုပြုခဲ့တယ်ကံကြီးကတက်တဲ့တဲ့ငါမရင်းနေချင်းထိုင်ရလို့နိုင်လောက်အောင်လို့ထက်ချမ်းကွဲပြီးတော့နောက်ဆုံးညီညွတ်လေးဘုရားကိုမြောက်ခဲ့ရမှာလားမြောက်ခဲ့ရတယ်ဒီသတင်းကိုသာသနာ့မင်းသားကြားတဲ့အခါမှာအလုံးစရာမှစုံလို့သွားပြီအလုံးစရာမှစောက်ရွံ့တဲ့စိတ်ကြီးဖြစ်လာပြီလုံးပြာမဘူပန်နေတဲ့စိတ်တွေဖြစ်လာပြီ။မိမိလည်းပဲမေတော်ဖြစ်နေဒီနိဒါရမင်းကြီးကိုစံပြီးပြီ။မိမိလည်းပဲဒီလိုအကျိုးတွေကိုခံရတော့မလားဆိုတဲ့ဒီလိုစိတ်တွေကတပွားပွားနေဖြစ်ပေါ်လာပြီ။ဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အခါမှာညညဆိုရင်လည်းတဏ္ဍပြီးတို့ပြီ။ညညဆိုရင်လည်းအဲ့လူမပြောတဲ့အခါမှာစိတ်တွေကချက်ထားလာပြီ။ဒီတစ်ခါမှာကိုယ်ခင်ရာကိုရှာလာခဲ့ပြီပေါ့ကိုယ်ရေကိုယ်ခင်ရာကိုရှာခဲ့ဆိုတဲ့အသိနဲ့မတ်ဒီကိုမင်းနဲ့တဲ့ဇီဝကဖြစ်ပြကိုလည်းမင်းမြတ်နေခါမှာတော့သူ့မှာဇီဝကဖြစ်ပြကနေပြီးတော့ဒီနေ့လို့မြတ်စွာဘုရားလောင်းတော်ကိုကြီးကမဲတို့လို့ရှိရင်တော့တက်တရာရနေပါလေဆိုပြီးတော့ဒီလိုမျိုးကြံသေးတဲ့စံတော်မှုမြတ်စွာဘုရားရှင်ဆိုတဲ့သူတော်ကောင်းကြီးကိုဒီကိုမဲကြီးကခွေလဲလျောင်းခွေထောက်ပံ့ပြီးသာသနာတော်ကြီးကိုထောက်ပံ့တဲ့ဒကာတွေအဲမှာကျန်တဲ့ရှိတဲ့ပုဂ္ဂိုလ်များဖြစ်အောင်ကိုကုသိုလ်ကံတွေကိုစေချတိုက်ပြိုးနိုင်လိုက်ခဲ့တဲ့အတွက်ကြောင့်မာဝီတိရေမှာအကျိုးပေးတဲ့ကံရဲ့ကြီးနေတဲ့ကံကနေပြီးတော့ လောဟကုန်ပြီးငေးပါအရေးခံရရည်ဆိုရင်သိနေတဲ့ကံကိုကြောင်းသွားရခြင်းပဲဖြစ်ပါလေဆိုတာတရားနာပြည့်စုံပြီးနားလည်ကြရနော်ဟုတ်ပြီဒါဆိုလို့ရှိရင်မိမိတို့အနေနဲ့လူလိမ္မာတရားရှိကိုမိဝဲစည်းကပေါင်းပေါ်ရခြင်းဟာအမြဲတမ်းကြီးနေတဲ့ကုသိုလ်ကံတွေကိုမဖြစ်သေးဘူးလားအမြဲတမ်းအကောင်းနေတဲ့တို့ရခဲ့တဲ့အကုသိုလ်ကံတွေရဲ့အကျိုးတွေကိုလည်းချော့သားတော့အောင်ကျန်လည်ပြီးတော့မပြုတ်ခင်ပေးနိုင်ရဘူးလားပြုတ်ခင်ပေးနိုင်ကြတယ်ဒါကြောင့်မို့ဘုရားတို့ဖျားအောင်တော့အကိတ်ကြီးဆင်းရဲသေးပါလေလူမိုက်နဲ့မပေါင်းဖို့လူနဲ့သူ့ကိုတောင်းပြီးရမှာပါလူလိမ္မာပညာရှိတဲ့ဘုံဘုံမြေဝေသိကရပါလို့ဤဆိုတဲ့သူကိုစပီးတောင်းပြန်ကောင်းပါစေဘလို့သူတောင်းတယ်ဆိုရင်နတ်တို့ကိုအဆုံးရတော့ဘုရားသားမင်းဒီလိုအဂိတိသင်ရဲ့ဟာလူလိမ္မာပညာရှိကိုမြင်တွေ့ရပါလို့ဤလူလိမ္မာပညာရှိတောင်းကိုကြားရပါလို့ဤလူလိမ္မာပညာရှိနဲ့ဘုံဘုံမြေဝေသိကရပါလို့ဤလူလိမ္မာပညာရှိနဲ့အန္နာပသံလပစကားပြောဆိုရပါလိမ့်ဤလူလိမ္မာပညာရှိပြောတဲ့စကားကိုနှစ်ထက်ရပါလိမ့်ဤဒီလိုသူ့ကိုတောင်းခဲ့တာကိုကြည့်လိုက်ရင်ဘုရားတို့မြတ်စွာဘုရားရှင်ဆိုတဲ့တော်ကောင်းကြီးဟာမိမန်လမ်းမှန်ကိုမိမန်လမ်းမှန်လုပ်ပြီးမကြခဲ့ဘူးလားမတိုက်တွန်းတဲ့မတိုက်တွန်းတဲ့လုပ်ငန်းရည်ဒီမှာမတိုက်တွန်းခဲ့ဘူးဆိုတာဘုရားတို့သာသနာ့မင်းသားကိုကောင်းကျိုးချမ်းသာရင်းဖြစ်အောင်လုပ်ခဲ့တဲ့အချိန်မှာမတွေ့မြင်ရဘူးနော်ဟုတ်ပြီဘုရားတို့လူလိမ္မာပညာရှိတွေဟာမိလန်လန်နံကိုချုပ်ပြန်ထားတတ်ကြပါလေပညာရှိလူတော်ကောင်းတွေဟာတော့သူသုံးမှပဲဆိုရင်လည်းပဲလက်ခံလေးရှိကြတယ်ဉာဏ်ကြီးကိုဉာဏ်ဝိနည်းလူကျင့်ကိုလူဝိနည်းကိုလည်းသိတယ်ဒီတဲ့အတိုင်းနဲ့ဆင့်ကြလေဒါကြောင့်မို့လူလိမ္မာပညာရှိကိုဝင်တွေ့လိုပါ၏လူလိမ္မာပညာရှိအကြောင်းကိုစားရပါလို၏လူလိမ္မာပညာရှိနဲ့ပေါင်းပုံမြည်ဝဲသိကြရပါလို၏လူလိမ္မာပညာရှိနဲ့ခန္ဓာပခန္ဓာပစကားပြောဆိုရပါလို၏လူလိမ္မာပညာရှိပြောတဲ့စကားကိုနှစ်ထက်ရပါလို၏ဆိုတဲ့စကားဟာလည်းဘုရားတို့ကျမ်းသာပြည့်စုံသူတော်ကောင်းအပေါင်းတို့ကဟောတောင်းတဲ့သူတို့မဟုတ်ဘူးလားဟုတ်တယ်ဒီနေ့လူလူလိမ္မာပညာရှိတဲ့ဘုံသင်ဒီဝေရခြင်းဟာဒီဘုရားလူတန်ဘိုးကိုပြည့်စုံပေးနိုင်တဲ့အတွက်တော်မူလူလိမ္မာပညာရှိတဲ့နေရာကိုမိမိတို့ကရောက်အောင်သွားကြဖို့ပြောတယ်လူလိမ္မာပညာရှိတဲ့ဒုက္ခနေတဲ့စကားတွေကိုနန္ဒာတွင်ရောက်အောင်မိမိတို့ကကြိုးစားကြဖို့ပြောတယ်လူလိမ္မာပညာရှိတွေကျိုးတဲ့စကားကိုလည်းနှစ်ထိုက်တဲ့ပုံကိုယ်ကြီးဖြစ်အောင်ကြိုးစားကြဖို့လိုတယ်။ဒီလိုကြိုးစားပါမှမိမိတို့ရဲ့လူ့ဘဝလူတန်ဖို့ဟာတန်ဖို့ရှိမှဖြစ်ပါလေနော်။ဟုတ်ပြီ။ဇာနာပြည့်တတ်ပြီ။အင်းနဲ့နေကြပြီလား။အတန်လေးတွေကဈေးကုန်ကြပြီ။ဟုတ်ပြီနော်။အေးငါရင်လည်းဟောပါလေ။ဘာဖြစ်လို့လဲ။တရားကအဆုံးသတ်လို့မရသေးဘူး။ဘာဖြစ်လို့လဲ။ခုမှမွေးပြီးတော့ဘဝပြတ်တမ်းနေတဲ့ကာလတွေပဲရှိနေနေတယ်မဟုတ်ဘူးလားမှန်ပါဗျာဒေတိပို့ရမလဲဒေတဲ့ဒီကြောင့်ပို့ရမယ်ဟုတ်ပြီနော်ဟုတ်ပြီအဲ့ဒီပို့ပြီးတော့မှပဲတရားကိုသုံးသပ်တော့မယ်တရားနာနေပြန်တရားနာနိုင်သလားမှန်ပါဗျာဟုတ်ပြီနိုင်ရင်တော့ပို့မယ်နော်အင်းဟုတ်ပြီဟုတ်ပြီဒီဘဝလူတန်ဘောဟာကျွန်တော်ရင်သိရင်မှုကျွန်တော်ရင်သိဆောင်မှုဟုတ်ဘူးအလိုက်ပါမှာအကျိုးပြည့်စုံနိုင်တယ်လို့ပဲဒီဘဝလူတန်ဘိုးဟာတတိတတိကံတွေကခွဲခြားပြီးနေတယ်လို့ပဲစိတ်တုပ်ခံကံယံဝိရိယသုံးတဲ့တရားတွေကလည်းပဲခွဲခြားပြီးနေကြတယ်လို့ပဲလူမိုက်ကိုပေါင်းဖော်ရခြင်းဆိုတဲ့အကြောင်းတရားလူလိမ္မာပညာရှိကိုပြည့်ဝစည်းကြရခြင်းဆိုတဲ့ဒုတိယတွေကဒီလိုရရှိထားတဲ့ဒီဘဝလူတံဘိုးကိုအကျိုးရှိအကျိုးမြင့်နဲ့သူ၏ကိုယ်ပြအောင်ပြည့်စုံပြီးနိုင်တယ်ဆိုတော့သိခဲ့ကြပြီနော်ဟုတ်ပြီဒီဘဝလူတံဘိုးကိုအကျိုးရှိကုန်လွန်သေးတယ်ဆိုရင် လူဝလူတံဘိုးကိုမြင့်မြတ်စွာအောင်မြင့်မားစွာအောင်နေကြစွာအောင်ဒုက္ခနိုင်တဲ့နောက်တစ်မျိုးသောကျောင်းစီရန်လည်းရှိနေသေးတယ်အဲ့ဒီကျောင်းကဘာလဲဆိုရင်ဘုန်းရှင်ဆိုတဲ့မိမိတို့နေဆိုင်တဲ့ဘုန်းရှင်ကလည်းပဲမိမိတို့ရဲ့တံဘိုးကိုကျောင်းလင်းပေးမှဖြစ်ပါတယ်လူဘဝလူတံဘိုးဟာမိမိတို့နေထိုင်တဲ့ဘုန်းရှင်ပုံမှန်များစွာမိနေပါတယ်ဝိသုညဒီကျောင်းလေးကိုပုံပြီးတော့အဓိပ္ပာယ်ပေါ်လင်းလာရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလောကကြီးမှာတကယ်တမ်းစာဖြစ်ပေါ်ခဲ့မှုတွေကျောင်းချင်းရာလေးတစ်ခုကိုဝိသုညဒီညာကဒီအားလုံးရဲ့အကျိုးကြီးပွားအလုပ်မှာကျိုးတုံးနေလူစိတ်ဆန္ဒရှိနေတယ်နော်အဲဒီတော့ဦးဇင်းတို့1920ခုနှစ်ဒုံကဆိုကြတယ်1920ခုနှစ်ဆိုရင်တော့အဲဒီ1920ခုနှစ်ဒုံကဝိပါဒနဲ့ပုံကိုယ်ရင်းဒီနေ့အသက်ရှင်နေတော့ဦးမင်ဆိုရင်တော့အသက်ရဲ့တလားလောက်ရှိတယ်အသက်80ဟန်ဒီတော့ရှိနေပြီပေါ့ဟုတ်ပြီနော်ဒီဒိဋ္ဌတဲ့မှာအသက်85နှစ်ပုဂ္ဂိုလ်ပါလားမပါဘူးဒါဆိုရင်ဒီဖြစ်ရဖြစ်ခဲ့တာကတရားနာပြည့်စုံတဲ့တရားဟောပုဂ္ဂိုလ်တို့မမွေးဖွားခင်တင်ချိန်ကားလို့ပြောနေလူလားမှန်ပါဗျာဟုတ်ပြီအဲ့ဒီဖြစ်ရပြီဟောပါဘုန်းတင်ရဲ့အရေးပါမှုကိုကြောပြနေတဲ့အကြောင်းအရာလေးတစ်ခုပဲဖြစ်ပါတယ်ဝိဒင်းတို့တောင်ကိုရနဲ့တေကုနီတောင်တုံးကအိန္ဒိယအတိုင်းကြီးကလကတာမြို့ရဲ့အနီနာဝန်းကျင်ပေါ့အနီနာဝန်းကျင်ဆိုတော့ဈာလေးပဲကီလိုမီတာ130တော့လမ်းကွာလေးရောင်ကြီးတစ်ခုမှာတင်းစကားတစ်ခုဖြစ်ပေါ်လာခဲ့တယ်တောထဲမှာဒေါခွေးတွေဈာလေးမှာခွေးတန်တန်နဲ့လူသားလူဦးကိုတွေ့ရပါတယ်ဆိုတဲ့ဒီတင်းစကားလေးကကိုဖြစ်ပေါ်ခဲ့ပါတယ်ဒီလိုတင်းစကားဟာတစ်သားနဲ့တစ်သားတက်တက်သွားလိုက်တာနောက်ဆုံးသာသနာပြုပုဂ္ဂိုလ်တွေလို့ဆိုရမယ်ဇနီးမောင်နှံလူဦးပေါ်ဒီဦးစင်တင်တာတော့ခရစ်ယာန်ဘာသာဝင်သာသနာပြုဇနီးမောင်နှံလူဦးလို့တော့ဒီလိုတင်မိတယ်ဆန္ဒမှာတော့ပေါ်ပြထားခြင်းမရှိဘူး။သာသနာပြုဇနီးပေါင်းနဲ့လူဦးလိုပဲပေါ်ပြထားနေပေါ့နော်။ဒီဇနီးပေါင်းနဲ့လည်းပဲဒီတည်းကိုသိမြင်သားတာနဲ့ဒီတည်းသားရဲ့သုံးကြီးတဲ့ကိုဝင်သွားပြီးတော့ဒိလာသမှုသူသူသားမှုသုံးသားမှုပြုလိုက်တဲ့အခါမှာတကယ်ပဲတော့ခွေးတွေသားတဲ့မှာလူသားစင်စစ်ဖြစ်တဲ့ပုဂ္ဂိုလ်လူဦးဟာခွေးတွေကဲ့သို့တော်တော်ပြီတော့မြေနေတာကိုတွေ့လိုက်ရတယ်ဒီလိုတွေ့လိုက်တဲ့အခါမှာကရုဏာဖြစ်တယ်ကရုဏာဖြစ်တဲ့အတွက်ကြောင့်ဒီတော့ပြည်ဒီသားတွေကနေပြီးတော့ခက်ခက်ခက်ခဲပဲဒီလူသားတို့ကိုဖန်တီးပြီးတော့မိဘမဲ့ချောင်းကိုဖုတ်ပြီးတော့လူသားဆန်လေဖြစ်မြောက်ရေးဆိုတဲ့ရည်မှန်းချက်နဲ့ပညာတွေကိုပြန်လည်သိဖို့ရန်အတွက်ကြိုးစားခဲ့တာပါတယ်ဒီလူသားစင်စစ်ဖြစ်နေတဲ့ဒီခွေးတန်တန်ခွေးဘဝလိုရည်ဒီလှူရှားနေတဲ့ဒီလူသားလူဦးလေးကိုဖန်ဆီးလိုက်တဲ့အခါမှာတွေ့ရှိလိုက်ရတာကတော့အမျိုးသားလူဦးမဟုတ်ပါဘူးအမျိုးသမီးငယ်လေးလူဦးဖြစ်တယ်ဆိုတာကိုသိလိုက်ကြတာလေအသက်ရေကိုခံမှန်းသိလိုက်တဲ့အခါကျတော့ရှင်းနေခွေးရွယ်လောက်ရှိနေကြပြီဒီလူသမီးငယ်လေးလူဦးဟာတောခွေးတွေကပြုစုဆောက်ရှောက်ပြီးတော့တောခွေးတွေရမှာကြီးကျယ်လာရတော့ခွေးကမွေးရင်ခွေးသားမဖြစ်ဘူးလားတောခွေးကမွေးရင်လည်းတောခွေးတွေပဲဖြစ်ကြဘူးလားလူကမွေးရင်လူသားပဲမဖြစ်ဘူးလားဒါဖြင့်ဒီချိရမှာရှိလိုက်ပါလူသားကနေမွေးဖွားထားတဲ့ဒီလူသမီးငယ်လေးလူဦးဟာခွေးဒီနဲ့ကြီးကြီးလာခဲ့ရတော့ခွေးစစ်ဖြစ်နေတယ်လို့ခွေးတန်တန်နဲ့ခွေးရဲ့လ လှုပ်ရှားမှုခုံစံတွေနဲ့နေထိုင်နေရတာကိုသိလိုက်ရတယ်ဆိုလို့ရှိရင်ဘုရင်ဟာတတဝါတို့ကိုလွန်သွားမှသံမိုးနေတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီလိုနဲ့ဒီမြူးသမီးနေရင်းတို့ကိုကုံလာနဲ့အုံရာဆိုပြီးတော့နာမည်သိလိုက်ကြတယ်နာမည်သိပြီးတော့ဘယ်လိုခေါ်လဲကုံလာနဲ့ဟုံးရာတဲ့ဒါတို့ဘာသာရဲ့နာမည်ပေါ့ဘုရင်တို့မြန်မာဘာသာတော့မဟုတ်ဘူးပေါ့နော်ကုံလာဟုံးရာလို့ခေါ်တယ်ဟုတ်ပြီဟုံးရာကတော့မြမမြေလို့သူတို့သတ်မှတ်ကြတယ်ကုံလာကတော့အမကြီးလို့သူတို့ပြောတယ်နော်ဟုတ်ပြီဒီသာသနာပြုဇနီးမောင်နှံဟာအဲ့တော့မိမိတို့ဝိနည်းထွက်ဒီကိုကြည့်ကြည့်ဒီတဲ့နေရာလေးကနေမှန်လို့ခဏကတည်းကမိနစ်40လောက်နေတက်လာပြီဆိုတဲ့အခါမှာဒီလိုမိနစ်40နေတက်5မိနစ်40 50လောက်တစ်တိုင်းတုံးတိုင်းပေါ့စသည်ရောက်ပြီးရလာတယ်ဆိုလို့ရှိရင်မိမိတို့ကတတိထားလိုက်လို့ရတယ်တခါတည်းမှာဝင်လေကရှင်းနေတာတခါတည်းမှာဝင်လေကတူနေတဲ့သဘောလေးဒီလိုဖြစ်နေတတ်တယ်ရှင်းတယ်ဆိုတာကနင်းနေလေးရှင်နေရင်ရှင်းတယ်လို့ခေါ်တယ်ကံရည်ကြရင်ဝိညာဉ်ထွက်တွေကမြန်မြန်ကြီးဝိညာဉ်ထွက်နေတယ်။အဲ့လိုမျိုးဖြစ်တယ်ဆိုရင်တော့အဲ့ဒါကိုတို့တဲ့နေလို့ခေါ်တယ်။အဲ့ဒီဝိညာဉ်ထွက်တွေကတို့ရင်လဲတို့တဲ့အတိုင်းရှင်ရင်လဲရှင်တဲ့အတိုင်းအဲ့ဒီဒီမှာကြောင်းမှတ်မယ်ဆိုရင်လဲကြောင်းမှတ်လို့ရပါတယ်။တို့တဲ့ရှင်တယ်ဆိုတာကတော့လိုက်မှတ်ကြမလို့ဘူး။ရှင်နေတဲ့နေကိုရှင်နေတဲ့နိုင်လေးဝိညာဉ်ထွက်ပြီးဒီလိုရင်းမှတ်ပြီးတို့ရင်လေတို့ရင်လေနေလေးကိုတို့နေတဲ့အတိုင်းလေးပဲဝင်နေထွက်နေဝင်နေထွက်နေဒီလိုမျိုးစပြီးဖတ်သိပေါ့နော်ဟုတ်ပြီအဲ့လိုမျိုးမှန်းလို့စိတ်လေးတွေညင်ဖို့လာမယ်ပို့ပြီးတော့သမာဓိကလည်းဖြစ်လာတယ်ဆိုရင်တော့ချမ်းသာမှုတွေဖြစ်လာကြမှာဖြစ်တယ်အဲ့ဒီလိုနဲ့ကျိုးစားလို့ဒီလိုနှစ်နိုင်လောက်နေလာကြပြီနှစ်နိုင်တစ်နိုင်တစ်နိုင်သုံးနိုင်စသည်ဖြင့်နေလာကြပြီဆိုတဲ့အခါမှာမိမိတို့အနေနဲ့အစနဲ့အဆုံးအကုန်လုံးသိအောင်ကျိုးစားတယ်ဆိုရင်ကျိုးစားလို့ရကြတယ်စနေဆုံးဆိုတာကမိမိတို့ဝေလေထက်လေးကိုခဏကရှင်ရင်လဲရှင်တဲ့အတိုင်းတို့ရင်လဲတို့တဲ့အတိုင်းရှုနေတဲ့အခါမှာဝေလေထက်လေးဝေလေသတိဝင်သွားပြီဆိုတဲ့သူဓာတိဝမှာစသိပြီးတော့ဝင်သွားတယ်အဲ့ဒီဓာတိဝမှာလည်းသုံးသွားတယ်စပြီးဝင်သွားတယ်ဒါကိုအစလို့ခေါ်တယ်အလေတဲ့အပိုင်းရှိတဲ့ဒါကိုအလေလို့ခေါ်တယ်တတိယမှာသုံးသွားတယ်ဒီနေရာမှာသိပြီးတော့ပဲသုံးသွားတယ်ဒါကိုအဆုံးလို့ခေါ်တယ်ဘယ်ဟာကအစဘယ်ဟာကအလေဘယ်ဟာကအဆုံးဆိုပြီးတော့ဝိမံပိုင်းဆောင်ကြရတော့မလို့ဘူးစပြီးဝင်တဲ့ဈေးကနေသုံးသားတဲ့အထိရှင်ရင်လဲတို့တဲ့ရှင်တဲ့ဈေးရင်လေးအကုန်လုံးတည်အောင်ကြိုးစားလိုက်အသွေးရင်လုံတော့တယ်တို့ရင်လဲတို့တဲ့ဈေးရင်လေးစပြီးဝင်တဲ့ဈေးကနေသုံးတဲ့အထိအစနဲ့အဆုံးအကုန်လုံးတည်အောင်ကြိုးစားဒါသွေးရင်လုံတော့တယ်နော်အဲ့လိုကြိုးစားလိုက်တဲ့အခါမှာဘောမိမိတို့သမာဓိတွေကအားကောင်းလာတဲ့တတိယအားကောင်းလာလို့မိမိတို့ရဲ့စိတ်တွေကဒနာရင်ဒနာရင်တွေဒနာရင်စသည်ညီဖို့လာတဲ့အခါမှာတဏှာရင်ခွဲလောက်မှာပဲဖြစ်စီတဏှာရင်လောက်မှာပဲဖြစ်စီပေါ့လေဟာအလုံးတရားလူမြတ်ဗိမ်မွေ့တဲ့အဖြစ်ကိုကြောင်းရင်းသွားတတ်ပါတယ်အဲ့လိုကြောင်းရင်းသွားခြင်းကိုစတင်တုံ့ပြရတဲ့ပုဂ္ဂိုလ်များကဘယ်လိုဖြစ်တတ်သလဲဆိုရင်မိမိတို့ရဲ့ဉာဏ်ထဲမှာအာနာပါနကဝိညာဉ်ထွက်နေဆိုတဲ့အာနာပါနဘာနာဟာလုံးလုံးကြီးမရှိတော့တကယ်ဆိုချက်တဲ့သွားတကယ်ဆိုသင်္လာကြပါလားအဲ့ဒီကမှယောဂီကြီးကဘယ်လိုဖြစ်တယ်လဲလက်သွားတယ်ဘာတက်မရှိတော့ဘူးနဲ့ကျူတယ်ဆိုမျက်လုံးကြီးပြလိုက်ကြတယ်အဲ့လိုမျိုးဖွင့်ပြမလို့ဘူးနော်မိမိတို့ကအသက်ရှင်နေကြတယ်အသက်ရှင်နေကြတယ်လေကလွန်တရားသိမ့်ဝဲသွားတဲ့အဲ့အတွက်ကြောင့်မို့မိမိတို့ရဲ့တတိတရားဉာဏ်အားတွေကမလိုက်နိုင်တဲ့အဲ့အတွက်ကြောင့်မို့ဖြောက်သွားတဲ့ကိစ္စကိုဖြစ်ရခြင်းတော်ဖြစ်ပါလေအဲ့လိုအချိန်လေးမှာမိမိတို့ကမိမိတို့ငိုတိခဲ့တဲ့နေရာလေးရှိတယ်အဲ့ဒီနေရာလေးမှာပြန်လည်ပြီးစောင့်ပြီးတော့ဝိနေထွက်လေးလေးရှိနေလေဒါအသက်ရှင်နေတဲ့ပုဂ္ဂိုလ်အသက်ရှင်နေပုဂ္ဂိုလ်ဖြစ်တဲ့အတွက်အသက်ရှင်နေလေဝိနည်းထွက်နေလေရှိနေလေတို့ပြီးတော့ငကိုကြည့်ခဲ့တဲ့နေရာလေးကနေပတိလေးကပ်ပြီးတော့ပြန်ဆောက်လိုက်ရင်တင်းတင်းတင်းတင်းလေးဖြစ်နေတဲ့နေလေးကိုမိမိတို့ပြန်လည်ပြီးပြေးကြအောင်ဖြစ်ပါလေ။အဲ့ဒီသိမ်မွေးတဲ့နေလေးကိုတွေ့တဲ့အခါမှာမိမိတို့ကအဲ့ဒီသိမ်မွေးတဲ့နေလေးကိုပို့ပြီးတော့သင်္ချာသွားအောင်လုပ်ပြီးတော့မရှိဖို့အရင်းကြီးတယ်။အဲ့ဒီသိမ်မွေးတဲ့အချိန်လေးမိမိတို့ဆက်ပြီးစူးစမ်းသွားနိုင်တယ်ဆိုရင်တော့တဖြည်းဖြည်းနဲ့သမာဓိတွေကအားကောင်းလာပြီးတော့သမာဓိလေးအောင်ကြည်လို့ခေါ်တဲ့လေးအောင်တွေဟာပြုံးပြုံးပြက်လက်လက်နဲ့တောက်ပါနေနေတောက်ပါမယ်။စပြီးပေါ်တဲ့ကိုကူများကတော့မိဖို့ရောင်စပြီးပေါ်ခြင်းပေါ်တတ်တယ်။ဆက်ပြီးတော့အဲ့ဒီတိမ်မွေ့နေတဲ့လေးလေးမှာပဲဆက်ပြီးစိတ်ထားလိုက်တယ်။အဲ့ဒီလေးအောင်ကိုအာယုံမြုပ်မပြုတ်ဘဲနဲ့လက်လျှူရှုပ်ပြီးထားလိုက်တယ်။ ဝိညာဉ်ဖြတ်နေမှာပဲစက်ပြီးမှလိုက်တယ်ဆိုရင်ဒီပြီးကိုရောင်လေးဟာဖြူလာတတ်တယ်အဲဒီကမှလည်းဒီအဖြူရောင်ကိုအာယုံမြူပဲနဲ့ဝိညာဉ်ဖြတ်နေမှာပဲစက်ပြီးတော့ဖတ်နေလိုက်ရင်ဒီရောင်လေးဟာတည်တည်နဲ့ပြင်းနေလာတတ်တာလေဒီလိုပြင်းနေလာနာမှုလေးဟာတည်တည်နဲ့အားကောင်းလာတဲ့အခါမှာတောက်ပပြီးလာတတ်ပါလေအဲလိုပြင်းနေတောက်ပတဲ့အကြောင်းဖြစ်ပေါ်လာတဲ့အခါမှာဒီလေးလေးဟာဒီလေးရောင်ကြီးဟာဒီအလင်းဟာပေါ့ဒီလိုဒီနေ့လာပြီးတရားနဲ့ဖြစ်ပြီးရောသားတက်လာတယ်။အဲလိုရောသားတဲ့ကံမှာအဲ့ဒီအချိန်မှာတော့နမေးလို့ခေါ်နေတယ်။အဲ့ဒီနေ့နဲ့အဲ့ဒီအလင်းနဲ့ရောသေးမှုကဒီ30လောက်ချိန်ခက်သွားပြီဆိုရင်တော့ဒီလိုရဲ့ဘာဝနာစိတ်ကိုလေကိုပတ်နေရကအဲ့ဒီနမေးဆိုတဲ့နမေးပေါ်မှာအလင်းပေါ်မှာစိတ်ကိုကြောင်းပြီးတော့သင်ပေးလိုက်တယ်။အဲ့ဒီကံမှာမိမိတို့ဟာသင်ပြင်းနေဒီနမိတ်ပေါ်မှာသာစိတ်ကိုတဏှာကြီးဝင်စားပြီးတော့စိတ်ကိုကပ်ပြီးတော့မြစ်ပြီးတော့နေနိုင်နေဆိုရင်ဉာဏ်ပညာဇသမာတိဆိုတာဖြစ်လာမှာဖြစ်တယ်။တဏှာကြီးမိမိတို့နမိတ်မှာစိတ်ကပ်ပြီးနေနိုင်ရင်တဏှာကြီးဇပညာဇသမာတိဆိုတာသာဖြစ်ပေါ်လာကြမှာဖြစ်တယ်။ဒါဆိုလို့ရှိရင်မိမိတို့ရဲ့ဇပညာလို့ခေါ်တဲ့ပညာရဲ့ဘုဒ္ဓပညာဘုဒ္ဓရဲ့ဒီပွားခြင်းဟာမဖြစ်ပေါ်လာကြဘူးလား။ဖြစ်ပေါ်လာကြပြီ။ဒါဆိုလို့ရှိရင်အဲ့လိုဉာဏ်ကျိုးကိုအားထုတ်မှုကိုမိမိတို့မိမနေပြီးတော့ကျိုးစားအားထုတ်နေဆိုရင်လည်းကျိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်အတွက်မပြုတ်သာတဲ့တန်ရင်တော့အလုံးစရာကြီးမားတဲ့ဒုစီပွားကိုမပေးနိုင်ဘူးနော်။ပေးနိုင်တယ်။လက်ပြတစ်ပြက်မှာလက်တရားတို့ဂရေသိမ့်တဲ့ជីវီဖြစ်ပေါ်နေကြတယ်။မိမိတို့လက်ပြတစ်ပြက်မှာဂရေသိမ့်တဲ့ជីវီဖြစ်ပေါ်နေတဲ့လက်တရားတွေထဲကစိတ်ကြကနာတစ်ချက်ကဘဝတစ်ခုကိုအကျိုးပေးနိုင်တယ်ဆိုရင်မိမိတို့ကမ္မထံကို10မိနစ်အားထုတ်နေတယ်ဆိုရင်ရည်ရည်တဲ့မှာဂရေသိမ့်တဲ့ជីវီဖြစ်ပေါ်နေနေဆိုရင်10မိနစ်ဆိုတဲ့အတိုင်းတာမှာဂရေသိမ့်ပေါင်းမြောင်းတာမဖြစ်သွားကြဘူးလားဒါဆိုအဲ့ဒီကုသိုလ်ကံတွေကအကျိုးပေးပြီဆိုရင်တော့အောက်ကောင်းတဲ့ပရိသေအောက်ကောင်းတဲ့အကျိုးကိုမပေးကြဘူးလားပေးကြမယ်ဒါဆိုလို့ရှိရင်မိမိတို့အနေနဲ့ဗဉ္ညာလို့ခေါ်တဲ့ပညာရေးဘုဒ္ဓရှင်ဘုဒ္ဓကိုမိမိတို့ကျိုးစားကြဖို့လိုတယ်အဲ့တော့အဲ့လိုသမာဓိကိုတူတောင်ပြီးတဲ့နောက်မှာမိမိတို့အနေနဲ့သမာဓိသိက္ခာလို့ခေါ်တဲ့သမာဓိအသိဉာဏ်ကိုပြည့်စံကျိုးထုတ်အထုနေကြတဲ့အထုနေလိုက်တဲ့ပုဂ္ဂိုလ်တွေလို့ခေါ်နိုင်မှာဖြစ်ပါလေ။အဲ့ဒီချိန်မှာမိမိတို့ကပညာစခန်းကိုတက်လန်းပြီးတော့ဇုတိဉာဏ်တွေကိုဟုတ်တိုင်းမှန်စွာသိဖို့ရန်အတွက်ဘဂဝတန်နဲ့သမာဓိကိုတက်လက်ပြီးထူထောင်လို့ဘဂဝတန်ကိုသင်္ကိတ္တအထုလိုက်တဲ့နောက်မှာဓတိလေးပါးလို့ခေါ်တဲ့သရဝိတ္တအဘောဓသေသောတ္တဝါယောတ္တဆိုတဲ့ဓတိလေးပါးသူတို့ရဲ့ဓာတ်တွေကိုဖြည့်ဆည်ပြီးထုတ်လိုက်တယ်ဆိုရင်တော့ပတိနာမှာ6မျိုးရှိတယ်။မာရတဲ့ဘော၊တန်းတဲ့ဘော၊လေးတဲ့ဘော၊ပေါ့တဲ့ဘော၊ချောတဲ့ဘော၊ပြောက်တဲ့ဘောစသည်အားဖြင့်6မျိုးရှိတယ်။ပြီးတဲ့အခါမှာအာဘောဓမှာယူရှိတဲ့ဘော၊ဖွင့်ရှိတဲ့ဘော၊ခြေသောဓမှာတူတဲ့ဘော၊အေးတဲ့ဘောဝါယောဓမှာထုတ်တဲ့ဘော၊တွန်းတဲ့ဘောဒီဓာတ်ကြီး12ပါးကိုဒါတဲ့ဘာကိုစနေတဲ့ကြာဆရာနီလန်းအတိုင်းသစ္စာပြပြီးတော့ဘူတဲ့နီလန်းအတိုင်းစနေတဲ့ကြာဖားထုတ်လိုက်တဲ့နောက်မှာသမာဓိတွေဖြစ်ပေါ်လာတဲ့အခါမှာအနာဂါနကမ္မဋ္ဌာန်းကိုအားထုတ်တဲ့ကိလေသာခန္ဓာကိုယ်ကြီးဟာစီးနေဆောက်ပါပြီးတော့နောက်ဆုံးမှာရုပ်ကလတ်တွေအဖြစ်နေကွဲထွက်သွားမှဖြစ်တယ်။ဒီနေ့ရုပ်ကလတ်လေးတွေကိုတရားနာပြည့်တတ်တယ်သိမြင်ဘူးလား။မသိဘူးသိဘူးသိရင်ဘဝရတာဟာတန်ဖိုးမရှိသေးဘူးလို့ခေါ်နေတယ်။ဘာဖြစ်လို့လဲ။လောကမှာအနေဆိုင်ဆုံးသောပညာဟာဝိပဿနာပညာပဲ။ဘုရားများသိတော်မူတဲ့ဉာဏ်ဉာဏ်ဉာဏ်ကိုဘယ်လိုသိရင်သိနိုင်တယ်ဆိုတာကိုမြတ်စွာဘုရားရှင်ကဟောကြားထားတော်မူတဲ့ဘုရင်တို့ကလည်းမြန်ရှင်းပြလိုက်တယ်ဆိုရင်ဘုရားသိတော်မူတဲ့အတိုင်းသင်တို့သိနိုင်ကြမှာဖြစ်တယ်လို့အာမခံပြီးဟောကြားထားတဲ့ဒီတရားတော်တွေကိုမိမိတို့ကမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကိုညွှန်ကြားတဲ့အတိုင်းပြန်ပြန်လိုက်လို့ကမ္မထံကအကုန်မုန်တန်တဲ့အစီအတိုင်းအင်မတန်သိငယ်နေတဲ့ဒုက္ခလူခေါ်တဲ့ဒုက္ခလေးတွေကိုမြင်ကြရမှာဖြစ်တယ်။ဒီနေ့အလုံးစရာဝေးလာလာတဲ့နောက်တိုင်းပြည်နဲ့နောက်နိုင်ငံအရှိတိုင်းပြည်မြောက်များစွာကမြန်မာသားလူမြန်မာသားတွေဟာပေါ်တော့ရမှာတရားကိုသိတဲ့သူကိုအထုတ်ပြီးနေထိုင်ကြပါလေ။ချို့ဆိုလဲချစ်လာမြောက်ပြီ။ချို့ဆိုလဲတစ်နှစ်ကိုရောက်ပြီ။အချို့ဆိုလဲတစ်နှစ်ခွဲနှစ်နှစ်သုံးနှစ်ရောက်တဲ့ပုဂ္ဂိုလ်တွေလည်းရှိနေကြပါပြီ။လုံးလုံးကိုမပြန်ခဲ့တဲ့ကိုအပြည့်တော်တို့ရဲ့ဘဝ ဒီမှန်ချက်တွေကိုပြောင်းပြစ်လိုက်ပါပြီနဲ့ပြောင်းပြစ်လိုက်ပါပြီစင်ပြားလို့ဒီလိုမျိုးဥစည်းကိုရှောက်ထားပြီးတော့ကျိုးသားခဲ့တဲ့ပုဂ္ဂိုလ်တွေရဲ့အသက်အရွယ်ကိုကြည့်လိုက်ရင်ဒီနေ့တရားနာပြည့်စက်ဆဲမှာရှိနေတဲ့အသက်အရွယ်တွေများစွာပါနေကြပါလိမ့်မယ်တို့တန်းပြေအလိုတရားမှကြီးပွားဆန်းသာနေတဲ့အတိုင်းဒီကလာကြတာပါဒါပေမဲ့ကောင်းမကောင်းကြီးလို့တဲ့တော့ကိုလိုက်နေကြတယ်ဆိုတာကတဏှာရဲ့ပြည့်စုံနေဖြစ်နေကြတယ်တဏှာရဲ့အလိုနိုင်ငံကိုလိုက်ပါနေကြတယ်ဒုက္ခဖြစ်နေကြတယ်ပြည့်စုံနေတာဖြစ်နေကြတယ်ဆိုတာကိုအထိုင်လျောက်နားလည်လာကြတဲ့အခါကျတော့အရှင်သခင်ဖြစ်ထင်ကြတယ်တဏှာသာသလို့ခေါ်တဲ့ဘဝကဒီအရှင်သခင်ဆိုတဲ့ဘဝကိုပြောင်းပြင်လို့တဲ့အတွက်ကြောင့်အရှင်သခင်ဖြစ်ကြောင်းသီလသမာဓိပညာဖြစ်စဉ်တွေကိုဒါရောက်ဖြစ်စဉ်သူကိုအားထုတ်နေကြတာပဲဖြစ်ပါတယ်ဒီနေ့ဉာဏ်နာပြည့်စုံနေနေနဲ့ဘဝတန်ဖိုးကိုတန်ဖိုးရှိရှိအဆုံးသတ်ထင်ကြတယ်ဆိုရင်တော့တဏှာတုံဆိုတဲ့ဘဝကဒီလုံမြောက်နိုင်တဲ့အရှင်သခင်ဖြစ်နိုင်တဲ့အစ်မတွေကိုတင့်ကြံသူကိုအားထုတ်ဖို့တော့မလိုဘူးလားလုပ်တယ်ဝိပဿနာပညာဆိုတဲ့ဒီပွားသင်္သာမှုပုဂ္ဂိုလ်ရရှိဖို့ရန်အတွက်ဆိုတာကရုပ်တွေကိုပရမတ်ဆိုင်အောင်သိဖို့လိုတယ်မိမိတို့ဒီထဲမှာပညာတတ်ကျောင်းသူကျောင်းသားတွေများစွာပါကြတယ်မိမိတို့အတံဆိုတာမကြောက်ဘူးလားအဲ့ဒီအတံကိုမိမိတို့ကိုယ်တိုင်သိဘူးလားမသိဘူးတော့ဘူးအဲ့ဒီအတံလို့ခေါ်တဲ့ရုပ်သဘောတရားလေးတွေဟာအလုံးတရားသိငယ်ငယ်လို့စိတ်တန်ပညာရှင်တွေကတော့ခံမှန်းထားကြတယ်။ဒါပေမဲ့ဒီနေ့သစ္စာပြားရှင်ပြောတဲ့ယုတ်ကလတ်တွင်ဟာအလုံးတရားသိငယ်ပါတယ်လို့ခေါ်တဲ့ SSM တွင်တဲ့ကူအစပေါင်းမြုပ်များစွာသိငယ်ငယ်လို့ယူဆရပါတယ်။ဒီနေ့အဲ့ဒီ SSM ဆိုတဲ့အလုံးတရားသိငယ်တဲ့ယုတ်ဖွဲ့ပြီးသူစိတ်တန်ပညာရှင်တွေကအလုံးတရားကြီးနေတဲ့မိုက်ခရိုစကုပ်ကဲ့သို့သောမိုက်ခရိုစကုပ်ကိုတည်ထင်ပြီးသိတော်တော်များလေးပဲကိုယ်တိုင်ကိုယ်ကျသိမြင်ကြတာတော့မဟုတ်ဘူးရုပ်ရဲ့အသေးဆုံးအဖွဲ့အစည်းကိုအတံလို့အမည်ပေးလိုက်ခြင်းညာတာဖြစ်ပါတယ်ဒီနေ့ပေါင်းတော်ရမှာသမာဓိကိုတက်တက်တက်ထူထောင်ပြီးတော့သမာဓိလင်းအောင်ဒီအကူညီနဲ့ဒီရုပ်ကလတွေကိုထိုးထွင်းသိမြင်ကြတယ်ဓမ္မသာသူဓမ္မသာသားတွေတိုင်းရင်သူတိုင်းရင်သားတွေလည်းကြောက်ကြစွာရှိနေကြပါတယ်ဒီနေ့တော့ဦးသိန်းဓမ္မသာသူတရုတ်နိုင်ငံသူလေးတယောက်ကယုတ်ကမတန်းကိုရှုနေတဲ့အချိန်ပေါ့ယုတ်ကလတ်တွေကိုပရမတ်ဆိုင်အောင်တက်ခွေးနေတဲ့အချိန်လေးမှာဘုရင်ကပြင်းလိုက်တယ်ဒီဒီယုတ်ကလတ်တွေကိုတွေ့ရတာသမာဓိရှိလို့ဉာဏ်လားသမာဓိမရှိလို့ဉာဏ်လားလို့ဘုရင်မေးလိုက်တော့ဘုရင်သမာဓိမင်းအောင်ကြီးမရှိရင်တော့ဘယ်လိုမှမမြင်နိုင်ဘူးဗျာဘုရင်ဆက်ပြီးမေးလိုက်တယ်ဒီယုတ်ကလတ်တွေဟာလင်းလင်းညံ့ညံ့ကြီးဖြစ်ဖြစ်နေသလားနေနေကွယ်ကွယ်လေးဖြစ်ပြနေပါလားလို့မေးလိုက်တဲ့အခါမှာရှင်ပြဒီယုတ်ကလတ်တွေဟာလင်းလင်းမြန်မြန်ကြီးကိုဖြစ်ပြနေကြပါလေဒီယုတ်ကလတ်မှာရှိတဲ့ဘဒဝီနဲ့အာဘောဓာဝါယောဓာဘဒဝီအာဘောဓိသောဝါယောဝဏ္ဏကန္တရသဩဇာစတဲ့ရှင်မျိုးဒီဝိဒပါရင်ကုန်းမျိုးပေါ့အဒီယုတ်တွေပါရင်တော့ခဏကသနာကြောင့်ဖြစ်ပေါ်လာတဲ့အဒီယုတ်တွေပေါ့ဒီဒီယုတ်တွေကိုလည်းတကယ်လက်တည်းရှုနေနိုင်ကြပါလေ။ယုသဘောတရား၈မျိုး၉မျိုး၁၀မျိုးဆိုတဲ့သဘောတရားတွေကိုပရမတ်တွေလို့ခေါ်တယ်။အဲဒီပရမတ်တွေကိုသိမှယုတ်ကိုသတိတယ်လို့ခေါ်တယ်။အဲဒီယုတ်ကလတ်တွေကိုရှုဖို့ရန်အတွက်ယုတ်ကလတ်လေးတွေကိုအားပြီးတော့ရှုရတယ်။အဲလိုရှုတဲ့အခါမှာယုတ်ကလတ်တွေကနင်းနေနေကြီးဖြစ်ဖြစ်နေကြတဲ့အခါကျတော့ဒီယုတ်ကလတ်တွေမှာပါဝင်နေတဲ့ပရမတ်သဘောတရားတွေကိုရှုရတာအနည်းငယ်မှအခက်အခဲပါလေဗျာ။ဒီလိုမျိုးဆောင်ကြကြတာဟာတကယ်ကိုယ်တိုင်ကိုယ်ကြမြင်လို့ရှောက်ထားနေတဲ့ကားတွေဟုတ်ဘူးနော်မိမိတို့အနေနဲ့ဒီသိဉာဏ်ကိုမရသေးဘူးဆိုတာကမြင်ပြာနဲ့ကြားစရာပေါ်မှာတောင်းတင်နေကြတဲ့ပုံစံတွေလို့မပြောနိုင်ဘူးနော်မိမိတို့ဒီနေ့ပြောနေကြတယ်ဆိုတာကမြင်ပြာတွေကိုကြည့်ပြီးတော့ပြောနေကြတာဟုတ်ဘူးလားဟုတ်တယ်မိမိတို့ပြောနေကြတယ်ဆိုတာကကြားစရာတွေကိုနားဆင်ပြီးတော့ပြောနေကြတာမဟုတ်ဘူးလားမြင်ပြာနဲ့ကြားစရာဆိုတာကလောကမှာသဏ္ဍာန်ရဲ့ခိုင်းပြမှုဇနာရဲ့ကျုံ့ပြမှုကိုခံရလို့လုပ်နေကြတာမဟုတ်ဘူးလားဟုတ်ပြီတကယ်တော့အနှစ်သာရရှိတယ်မိမိတို့ပျော်ရွှင်မှုတွေမဟုတ်ကြဘူးမိမိတို့ဒီလိုရုပ်တည်နေတဲ့ကိုဟုတ်တယ်နဲ့သာမသိဘူးဆိုတာကတကယ်ပျော်ထိုက်တဲ့ဘဝကိုရရှိတယ်လို့ခွန်နေပါတော့မလားဒီလိုနည်းနဲ့ဒီဘဝတစ်ခုဆုံးသတ်သွားပြီဆိုရင်တန်ဖိုးရှိတဲ့ဘဝကိုတန်ဖိုးရှိသွားနဲ့ဆုံးသတ်နိုင်လိုက်တဲ့ပုဂ္ဂိုလ်ရဲ့အဖြစ်နဲ့မိမိတို့ကိုယ်ကိုမိမိတို့ပြုပြင်ပြောင်းလဲဖန်တီးပေးလိုက်တဲ့ပုံစံတွေလို့ပြောလို့ရပါတော့မလားဟုတ်ပြီဒီနေ့အလုံးတရားအောက်ကောင်းတဲ့မိုက်ခရိုစကုပ်တွေကိုတည်ထင်နိုင်ပါတယ်ဆိုတဲ့စိတ်ဓာတ်ပညာရှင်၄တော်မှတောင်မှတ သမတိသင်္တာဆက်နိုင်တဲ့အတံကဲ့သို့သောရုပ်သဘောတရားတစ်ခုပေါ်ပြီးတော့သိမြင်နေတဲ့ဒီရုပ်ကလဈေးတွေကိုမြင်တွေ့ခွင့်ရတယ်ဆိုတာဒီရုပ်ကလတွေကိုထုတ်သိပြီးသိတယ်ဆိုတာအလွန်တရာကြီးတဲ့ဉာဏ်ပညာကိုရတာမဟုတ်ဘူးလားဟုတ်တယ်နော်ဒီပညာကိုရမှုတဲ့ဒီလိုအင်မတန်ဆက်မြတ်တဲ့ဉာဏ်ပညာကိုရဖို့ရန်အတွက်ကြိုးစားမှုမကောင်းဘူးသစ္စာပြရဲ့အဆုံးမသာသနာတော်ဟာလည်းသင်စားရှိတယ်။သစ္စာပြရဲ့အဆုံးမသာသနာတော်ကိုပြန်လည်ပြီးတော့ပြုစုပြောင်းထောင်ထိမ့်သိမ့်ပြီးတော့သာသနာပြန်ပြုနေတဲ့ဤနာပေးပြီးတော့သင်ကြားပေးနေတဲ့ဉာဏ်သမားတွေလည်းမရှိနေကြဘူးလား။မိမိတို့ကလည်းသူသတ္တဝါတွေမဖြစ်နေကြဘူးလား။ကောင်းတယ်ဆိုတဲ့အကျိုးရှိတဲ့အကျိုးမဲ့တဲ့ကုသိုလ်အကုသိုလ်အပြစ်နဲ့အပြစ်ရှိအပြစ်နဲ့စတဲ့ဉာဏ်တွေကိုခွဲခြားပြီးသိနေနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြပါလေနဲ့။မိမိတို့ရဲ့ဒနာသန္ဓေတွေကိုမချိုးနိုင်သေးနဲ့နေခြင်းတိုင်းနေပြီးတော့ရှင်းခြင်းတိုင်းရှင်းနေကြရင်ဒီလိုရင့်ကျက်တဲ့အသိဉာဏ်အလွန်တရာအကောင်းတဲ့အသိဉာဏ်ကိုရနိုင်ဖြစ်ကြမှဖြစ်တဲ့အတွက်မိမိတို့ရဲ့အသိဉာဏ်လေးတွေခံယူချက်လေးတွေကိုကြောင်းပြပြီးတော့ဒီလိုနဲ့ဆိုင်တဲ့အသိဉာဏ်လေးကိုရရှိအောင်ငါတို့ကြိုးစားကြမယ်လို့စိတ်ဓာတ်လေးတွေကိုပြုပြင်လိုက်ကြသမ်းပါဒီမျိုးတို့ပြုပြင်ဖို့ရအစင်းလေးနဲ့တန်တီလို့မပြောနိုင်ဘူးလားပြောနိုင်လေဟုတ်ပြီအဲ့ဒီရုပ်တွေနဲ့ရုပ်တွေကိုသိကြည့်တဲ့ကြောင့်မှာနန္တရားတွေကိုဆက်လက်အားထုတ်အောင်ဖြစ်နေနန္တရားတွေကဝိသိသိစင်နဲ့ဖြစ်နေကြတယ်ဒီနန္တရားတွေကိုသိဖို့ရန်အတွက်လည်းသမာဓိရှိရင်ဘုဒ္ဓမြတ်စွာသိနိုင်ပါတယ်ဒါဆိုရသင်ကိုယ်တော်တိုင်းကသမာဓိကိုထူထောင်ကြသမာဓိရှိတဲ့ပုဂ္ဂိုလ်ဟာဘုဒ္ဓမြတ်စွာသိရင်မြင်တယ်လို့သာမကံကြီးဟောထားတာလားသမာဓိကိုသာထူထောင်လိုက်ပါအမနာသမာဓိဥပ္ပဒါရသမာဓိလို့ခေါ်တဲ့ဒီသမာဓိမျိုးကိုထူထောင်လိုက်လို့သမာဓိပညာဉာဏ်ပညာတွေကကြီးပွားလာကြပြီဆိုရင်ဝိပဿနာပညာလို့ခေါ်တဲ့ပညာရဲ့ကြီးပွားခြင်းကိုဆက်လက်ပြီးတော့မိမိတို့ကရရှိကြမှာဖြစ်ပါလေ။ဝိပဿနာကိုမိမိတို့ကဆက်လက်ပြီးအားထုတ်လို့ယုတ်ဒီဉာဏ်တွေကိုဟိုတိုင်းမှသာသိပြီဆိုတဲ့အခါမှာဒီဘဝကိုဘေကုသိုလ်ကံကအကျိုးပေးလိုက်တယ်ဆိုတဲ့ကိုယ်တိုင်ဆက်ဖို့ကိုယ်နဲ့မျက်မှောက်ချင်းပေါက်ကြည့်သိဖို့ရန်အတွက်ဒီနေ့တို့ရဲ့အစိတ်ကိုလမ်းရှုတဲ့ပြည့်ပြည့်အစိတ်ကဉာဏ်ကိုလည်းပဲရသံပြားရှင်ကရှုဖို့ရန်အတွက်ညွှန်ကြားပေးတာဖြစ်ပါလေ။ဒီနေ့မိမိတို့ဒီဘဝကိုရရှိလာကြခြင်းဟာကုသိုလ်ကံကြောင့်ရရှိတယ်ဆိုတာကိုတော့ဘုရားသခင်တော်အရိယာဘုရားသခင်တော်တော်ကောင်းတွေနဲ့အရိယာတော်ကောင်းတွေဟောကြားပြသဆုဆုံးမတဲ့အတွက်ကြောင့်လူတစ်ပါးတို့ရဲ့ကျိုးသူတဲ့သံဃာတန်ကိုကြားပြီးတော့လက်ခံထားကြောင်းရှင်းကြတာဖြစ်ပါလေ။ကိုယ်တိုင်ထိုးသိပြီးသိတဲ့သဘောတရားတွေဟုတ်ကြသေးဘူး။ဒီပြည့်တို့အနေနဲ့ခံကြံရည်အစိုးကိုဂျုံကြီးသက်ဝင်တဲ့နေရာမှာကိုယ်တိုင်ထိုးသိပြီးတော့သိတဲ့ကမ္မတက္ကရာသမာဓိရှိဉာဏ်ကိုရရှိဖို့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုရင်ပြည့်စုံဖိတ်ကဉာဏ်ကိုရရှိဖို့ရန်အတက်ဆက်လက်ပြီးတော့အတိတ်တာဖြစ်တယ်။ဒီပြည့်တို့အနေနဲ့ဘေကံကနေဒီဘဝကိုအကျိုးပေးလိုက်တယ်ဆိုတာကိုသိလိုက်ရပြီ။အတိတ်ဘဝမှာမိမိတို့အကုသိုလ်ကံကိုလူတော်မှုပြီးတဲ့အတွက်ကြောင့်မို့သိတဲ့တစ်ခဲ့ဘူးတဲ့ဘဝဒီကိုလည်းပဲတွေ့လိုက်ရတယ်ဆိုရင်တွေ့တော့ကြည့်လေမိမိကဒီဘဝကိုကြည့်လိုက်တော့လူသားစဉ်စဉ်ဖြစ်တယ်အသိဘဝတစ်ခုကိုလမ်းယူလိုက်တဲ့အခါမှာဘွေဘဝရရှိခဲ့တယ်ဆိုတာကိုသိလိုက်ရတဲ့အခါမှာချုပ်သားကြီးတမဲ့ပင်ဖြစ်တော်ကြလည်းပဲနေရင်တန်ကြိမ်ကြပြီးတော့ဘိုးဘဲကြီးသင်ခဲ့ရတဲ့ယောဂီလေးတွေရှိပါတယ်မိမိတို့ရဲ့ဘဝဟာလည်းဒီလိုတိတ်ဆန်ဘဝကိုရခဲ့တယ်ဆိုတာကိုကိုယ်နဲ့ကိုယ်ကထိုးထည့်ပြလိုက်တဲ့အခါမှာမမှန်တာတွေကမကြသွားကြဘူးလားကြသွားကြလေမိမိတို့ကဒီဘဝလေးကိုတန့်ပြီးတော့သိနေကြတယ်ကွက်ပြီးတော့သိနေကြလို့လားငါလူငါတိတ်ဆန်နဲ့ပိုပြီးမြင့်မြတ်တဲ့သာမန်နဲ့ဒါပေမဲ့မမှန်တာဆုံးလာခြင်းဆိုတာကမိမိရဲ့ဘဝတွေကိုမသိလို့သာဖြစ်တာပါကျွန်တော်ပြောချင်တယ်လူဟောတယ်တန်မြာရဲ့ခီးတန်မြာမိရဲ့အရှိဆုံးကိုညာပြည့်သင်တော်ရဲ့သိလဲဆိုရင်လည်းပဲမသိရမသိနိုင်တဲ့အဆရှိလေတဲ့အဲ့ဒီမတိရမတိနိုင်တဲ့အသရှိတဲ့ဗန္ဒီယာကြီးမှာမဖြစ်ခဲ့ဘူးတဲ့ဘဝဆိုတာမရှိပါဘူးတဲ့မိမိတို့အနေနဲ့ယူလဲဖြစ်ခဲ့ပြီးနတ်လဲဖြစ်ခဲ့ပြီးယူတည်တဲ့နတ်တည်တဲ့မြစ်တည်တဲ့ဆက်စားတဲ့စီးပင်တွေကိုလည်းခံစားခဲ့ဘူးကြပြီးခွေးလဲဖြစ်ခဲ့ဘူးပြီးဝဲလဲဖြစ်ခဲ့ဘူးကြပြီးကြက်လဲဖြစ်ခဲ့ဘူးကြပြီးနော်ကျွေးလဲဖြစ်ခဲ့ဘူးပြီးနှွားလဲဖြစ်ခဲ့ဘူးပြီးခုနကမွေလို့ခေါ်တဲ့ပြိဿံတတဘာဖြစ်နေလေသက်ခဲ့ဘူးကြပြီးကိုယ်နဲ့ထိုးသိပြီးသိအောင်မကြိုးစားကြသေးလို့လားမိမိတို့အနေနဲ့ဝိသာဆိုတဲ့အမောင်းသေးမှနေနိုင်ကြဖြစ်တယ်ဒီလိုအဝိသာဆိုတဲ့အမောင်းသူ့သေးကနေပြီးတော့ လင်းဆိုတဲ့ဝိဇ္ဇာဉာဏ်ကိုရရှိဖို့ရန်အတွက်ကလည်းကမ္မထလုပ်ငန်းကိုပေခွာပြီးတော့လုပ်လို့ရတယ်လုပ်ငန်းရှင်ဟုတ်တယ်အတွက်ကြောင့်မိမိတို့အနေနဲ့တင်းကျပ်ပြေကဉာဏ်လို့ခေါ်တဲ့အကြောင်းကြောင့်အကျိုးဖြစ်တဲ့ဉာဏ်ကိုကိုယ်တိုင်ထိဖို့ရမောင်ပြုတ်ပြီးတော့သိနိုင်တဲ့အသိဉာဏ်ရှိအောင်ကြိုးစားမိတဲ့နောက်မှာမိမိတို့သိကြတဲ့ယုံနံဗြဟ္မချောင်းကျိုးတရားတွေကိုလက္ခဏာရင်းသုံးနံသိပြီးတော့ဝိပဿနာတင်တင်ကြီးပြုလိုက်တဲ့အဆုံးမှာဝိပဿနာဉာဏ်တွေကတစတစရင့်တဲ့ဓာတ်လို့အတိတ်ကဘာရမီခံတွေကလည်းဒီဘဝမှာနိဗ္ဗာန်ကိုထိုးထွင်းသိနိုင်တော့တဲ့ဘာရမီတွေကပြည့်ညင်နေကြမယ်ဆိုရင်ဝိပဿနာဉာဏ်တွေရဲ့အဆုံးမှာမဉ္ဇဉ်ဘုရင်ဆိုတာခေါ်လာပြီးတော့နိဗ္ဗာန်ဆိုတဲ့အတ္တိကနာတချမ်းသာကြီးကိုကိုယ်တိုင်ချင်းပေါ့မျက်မှောက်ပြုပြီးတော့ချမ်းသာကြီးချမ်းသာရတဲ့နိဗ္ဗာန်ကြီးကိုအာယုံပြုပြုပြီးတော့ဒီကျင်တလောက်နေနိုင်ကြမှာဖြစ်တယ်ဝိဇိဥတ္တံစရတ္ထံမကုန်ရသေးနဲ့မိမိတို့နိဗ္ဗာန်ကိုမျက်မှောက်ပြုလို့တဲ့အခါမှာမျက်မှောက်ပြုနိုင်တဲ့ဒီချမ်းသာကြီးကိုရရှိမယ်ဆိုရင်ဒီချမ်းသာကြီးကိုမိမိတို့အနေနဲ့ရအောင်ဒီဘဝမှာရအောင်ယူဖို့စူးစမ်းဖို့မကောင်းဘူးလားကောင်းတယ်အဲ့ဒီလိုစူးစမ်းနိုင်လိုက်တဲ့ပုဂ္ဂိုလ်ဟာလူဝလူတန်ဘောကိုအတွတ်တည်းရအောင်စူးစမ်းနိုင်လိုက်တဲ့ပုဂ္ဂိုလ်လို့ဆိုနိုင်ပါတယ်အဲ့ဒီလိုဘဝမျိုးကိုမဆန်းဆောင်နိုင်ပြီးပဲလေလူလောကထဲမှာရှင်နေနေဒုတိယကြီးမှာရှင်နေနေဆိုရင်လည်းပဲမိမိတို့ရဲ့ဘဝကြီးတစတဲ့တစမြင့်တဲ့မြင့်အောင်တော့မိမိတို့ကုသိုလ်ကံတွေကိုများစွာတူထောင်ပြီးတော့အကုသိုလ်ကံတွေကိုရှောင်လွှဲပြီးနေထိုင်ဖို့တော့မလိုဘူးလားတကယ်လို့ဒီဘဝမှာမိမိတို့ကဝိညာဉ်ပုံစံစိုက်ပြီးတော့အသင်္ကာတ္တနိဗ္ဗာန်သံသာကြီးကိုမျက်မှောက်ပြုနိုင်တဲ့ဗာဒမီကံကျိုးစီတွေကပြည့်မြည်နေပါနဲ့။အမတုထိုင်နိုင်ဘူးဆိုလို့ရှိလို့ရှိရင်မိမိတို့ရဲ့ကံကိုမိမိတို့ကသာမန်သိသိနဲ့သာမန်သိတဲ့ပုံကိုယ်ကြီးအဖြစ်မြင်နိုင်လိုက်တဲ့ပုံကိုယ်ကြီးဖြစ်ပါတော့နော်။အဖြစ်တော့ဘူးဒါဆိုရင်ကောင်းပါမလား။မကောင်းဘူးဘုရားတို့ဘဝဒီကုကိုအဆုံးသတ်တော့တဲ့ပုံကိုယ်တယောက်မှာမရဏသဏ္ဍာန်သောဆိုတာသောကြမှာဖြစ်တယ်အဲ့ဒီမရဏသဏ္ဍာန်သောတော်တဲ့အချိန်မှာပုရုသေပုဂ္ဂိုလ်သာဖြစ်တယ်ဆိုရင်မိမိတို့အနေနဲ့ဘယ်အရောကိုယူပြီးတော့သိနေဆိုပြီးတော့စိတ်တဏ္ဍာပြောနေတဲ့ပုဂ္ဂိုလ်ကြီးမဟုတ်ကြပါဘူးမိမိတို့အနေနဲ့အရိယာသတော်ကောင်းဆိုတဲ့သောတာပန်အရိယာသတော်ကောင်းမဖြစ်သေးဘူးဆိုရင်ပေါ့မိမိတို့ဟာဘုံရအာယုံကိုယူပြီးတော့ဘဝတစ်ခုကိုသုံးသပ်ရမှာဖြစ်ပါတယ်တကယ်လို့မိမိတို့ရဲ့နောက်ဆုံးသေတဲ့အချိန်လေးမှာဘေဘဝကိုလွန်ကျင်တဲ့အဲ့ဒီဘုံဘွားကိုမိမိတို့လွန်ကျင်တယ်ဆိုတဲ့စိတ်နဲ့အဲ့ဒီဘုံဘွားကိုရောက်ရှိကြောင်းကံကိုယ်သာမိမိတို့ဖန်ဆွဲပြီးတော့ယူလိုက်တယ်။အာယုံပြုလိုက်တယ်ဆိုရင်ဒီတော့ဆုံးမန္တနာတဏ္ဍောကအာယုံယူတဲ့စိတ်ကိုအကြောင်းပြုပြီးမိမိတို့လွန်ကျင်တဲ့ဘုံဘွားကိုမိမိတို့ကရရှိကြတယ်ဆိုရင်မိမိတို့လွန်ကျင်တဲ့ဘုံဘွားကိုရရှိနိုင်တဲ့တန်ဖိုးကိုရရှိနေတဲ့အရိယာသတော်ကောင်းဘုရားကိုရရှိနေနိုင်တဲ့ဒီလိုတိရသမารိဉာဏ်ရှင်းပင်လုံးရစိတ်မျက်တွေကိုပြည့်တဲ့စိုးကိုအားထုတ်ဖို့ရအတွက်မိမိတို့အနေနဲ့ကျူးစားကြမှာအကောင်းဘူးလားကောင်းတယ်အကြောင်းမို့မိမိတို့အနေနဲ့မိမိတို့ရဲ့ရရှိထားတဲ့ဘဝကလေးမွေးခြင်းနဲ့ဒေသုံးခြင်းဆိုတဲ့ဓာကာလလေးမှာတန်ဖိုးရှိရှိနဲ့လူ့ဘဝတန်ဖိုးကိုအသုံးချနိုင်ဖို့တန်ဖိုးရှိရှိနဲ့ကုန်ဆုံးနိုင်ဖို့နောက်ဆုံးဒီကနေ့ဒီမှာလည်းပဲကုသိုလ်ကံအာယုံတွေထင်လာနိုင်ဖို့နောက်ဆုံးမိမိတို့လူကျင်တဲ့အာယုံကိုယူပြီးတော့ဘဝကိုကူးမြောက်နိုင်တဲ့အရိယာသတော်ကောင်းဘဝကိုရရှိနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်ပြီးတော့ဒနာရည်သေဆောင်မှုဒနာရည်သိငင်မှုဒနာရည်လုံးနိုင်ငံတို့လိုက်ပါနေရမှုဆိုတဲ့ဒနာရည်ကင်းပြတ်ခြင်းဆိုတဲ့ဘဝကိုရရှိနိုင်တဲ့ယန္တာအရှင်သူမြတ်ကြီးဖြစ်တဲ့အချိန်ကိုသင်္ချံကျိုးကဘာလို့ဝင်ကြပါသေးလို့သူတောင်းရင်းနဲ့ဒီနေ့ဒီတရားကိုဒီမှာပဲသုံးသပ်ကြတော့။အဘိမေတရားသင်္ချံသူစေတဝါကမိပပိသိံသူသံတော်ကံပြီးတော့စေတကာဒေတုံမီတလူမိခါဝသတိစိတာသူပေတနာသံတော်ဆရာလျာမြစ်စီကနေဒီရနယ်လောင်းဘုဒ္ဓရှိကသရောကောင်းတို့သည်ဂန္ဓိရစိန်တကနနေလေတဘောတိကိုနနေစွာချမ်းသိသံကောင်းဝိတော်မူသောကုန်သည်ဖြစ်၍ကာမိရှိကပြုဖန်ကုသိုလ်ကံတို့ဒီမှန်သောမှာလျှောက်ရသော ยาลาจีเรจีจีเนรินีนิเดโยยูกุโรรุปันตาติกามาวุตุสุตุโรโกเอตวางารุปันยาอิกามาตยารุติอะญาณิสัตตังมิสิกะวุจจะนะติกามะญาญะเกโกจะละมวยเทวะตะกาหุชะวะโรญันเตนะโลจีสันเตโรมุจะโกนิชิเยปะปิเตนดูกะราวาตะสัมมาราหุ ကိသံမြောင်မြောင်လူဘဝနာကိုယ်တော်ကြောင့်လည်းယုံခံဆွေနိဗ္ဗာန်ရှင်လာခြင်းအပြုတွေသောတ္တတော်မူကြလေကုန်ပြီတို့ပင်ပြီးယနေ့ကမ္မတာအတယောသန္တာကိယောသင်သူတော်ကောင်းတို့သည်လည်းပဲသတိစိတာဝုဒုက္ကမဥဒ္ဓမြမမေယာယာတုလျေယုံခံသတ္တကုန်သည်ရှိ၍သူပေသလားသာမီဤသာမီယာကုန်သည်ကုန်ပြီးပုံပင်တို့ ချင်းကလေးများနှစ်ဆက်အတော်ဒီနာကုန်ဒီကောင်ကအချင်းကုန်ဒီချင်းရေဒီတို့ပြားလျာဖြစ်စေကားနှင့်ဒီရွယ်လာဟိုမျိုးစေကားသူတော်ကောင်းသူကိုမြုပ်တိကဝတ်သူလိုက်ကစိတ္တရာကိုသင်္ကမသွေးအားထုတ်နိုင်ကြပါစေကုန်တည်း
အာလုံးရဲ့ညံဒေသတို့ဤသံဒေပုံညာအတဝဲခရာဝံဟောတုဤသံဒေပုံညာနိဗ္ဗာန်သတ္တဖြစ်စေရောဟောတုဒေတိရောဤဒေတိရောဤဤသံပုံညာဤနေ့ဤရဲ့နိုင်ပြုလို့ရသောကောင်းမှုကုသိုလ်သည် ဟာတဝဲခရယံဟာတဝဲခရယံဟာတဝောတရားတို့ဤကုညာဒိဋ္ဌံတို့ဆောင်းနိုင်သည်ဟောတုဖြစ်ပါစေတည်းမေတိတော်ဤဤသံပုညံဤနေ့ဤရဲ့နိုင်ပြုလို့ရသောကောင်းမှုကုသိုလ်သည်
ဒေဝတာသာဒေဝတာသာဒေဝံတို့ရောက်ခြင်းဤဒေဝတာသာဒေဝံဤသေယောသံသံသံဒီဟောတုဖြစ်ပါစေတည်းဒီဟောတုဖြစ်ပါစေတည်းဒီဒီနော်ခဏလေးဆက်ဆက်ကြည့်ကြဤတို့ပြုရာဤတို့ပြုရာယဘုံညကိုဤသာမြေကောင် ဒီမူတံဘူးမကာကျူတာဒီသူကရှင်ဝိနိကိနိပါတိတို့အားရာညာပါဒီညဝေယိမသွေနေသာဤကာယကိုသောတာဒီလကုသောတတ်လေ ဘလသေယသေဝိကာယိဝိဒသေညာသေယသမဘူဝါကသဘူဝါကသယမကသဒီဝယကဝိဒဘုမအာကာဒနအချူမရေမပြဘုံညကုသလကို ညာညာပါတိအမြဝေသဗ္ဗေတ္တသတ္တဝါဟုနန္နာလောကအနန္တတွင်မပြတ်စင်ကသတ္တဝါသဘုံကိုဝါနေဝိညာဏတိတိကနပါနာသာလုံးဆုံး ဘုံသုံးစတိစစ်စစ်တညာဝိနည်းယအမြကုသိုလ်ဘေဝေလိုဤဤကုသလဤပုံညကိုအမြရာသာဒီဖြစ်စေတော်ဘုံသုံးစတိဤနေသာလု ဒီလာကျူလီတည်ယုံမှုနိုင်ဤသေးဤသေးတော်အမြ
Thank you.